သာသနာနှစ် 2548 ခုနှစ်ကောဇာတက္ကရာ 1366 ခုနှစ်ပြည့်ကျင့်စဉ်သင်္นานရဲ့ကျမတို့6ရက်မြောက်နေ့ဖြစ်ပါတယ်။ခုကျမတို့မနေ့တော့ကပါရမီကျင့်စဉ်သင်္นานမှာသီလပါရမီကိုလေ့လာနေတာဖြစ်ပါတယ်။သီလပါရမီနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြန်ပြီးတော့ကျမတို့ကြောက်ကြောင်းလေးကြောက်ပါမယ်။သီလပါရမီရာသီလဆိုတာဒီဘာလဲလို့ပြောရင်ကာယကံနေဝစီကံနေကောင်းအောင်လေ့ကျင့်ခြင်းကိုသီလလို့သုံးပါတယ်ကာယကံဝစီကံနေကောင်းအောင်လေ့ကျင့်ခြင်းအဓိကလွယ်လွယ်ပြောလို့ရှိရင်သီလဆိုတာဒီကာယကံဝစီကံကောင်းအောင်စောင့်ထိန်းနေဆိုတာဒီမိမိရဲ့ကာယကံမိမိရဲ့ဝစီကံတွေကိုကောင်းအောင်လေ့ကျင့်ခြင်းပင်ဖြစ်ပါတယ်။ကာယကံတွေကောင်းအောင်လေ့ကျင့်နေဖြစ်တဲ့အတွက်ကြောင့်မိမိရဲ့ကိုယ်ကိုကောင်းအောင်လေ့ကျင့်မှဖြစ်ပါတယ်။ဝစီကံကောင်းအောင်လေ့ကျင့်တာသည်မိမိရဲ့နှုတ်ကိုကောင်းအောင်လေ့ကျင့်မှဖြစ်ပါတယ်။ဒါကြောင့်သီလကျင့်စဉ်ဆိုတာသည်ကာယကံဝစီကံဆိုတဲ့မိမိရဲ့ကိုယ်တွေနှုတ်တွေကိုကောင်းအောင်လေ့ကျင့်ခြင်းပင်ဖြစ်ပါတယ်။အဲ့ဒီတော့သီလပိုင်းဆံရမှာကျမတို့ကာယကံကောင်းအောင်လေ့ကျင့်နေဆိုတဲ့နေရာမှာကာယကံနေမှာဘာတွေမဖြစ်အောင်ကြိုးစားရမလဲလို့ပြောရင်မိမိရဲ့ကိုယ်ကာယဆိုတဲ့ကာယဒွါရနဲ့အဖြစ်များနေတဲ့ကာယဒုစရိုက်မကောင်းသောကာယဒုစရိုက်၃ပါးကိုရှောင်ကျင်ရပါမယ်ကာယကံကောင်းအောင်လေ့ကျင့်ဖို့ဆိုရင်ကာယဒုစရိုက်၃ပါးကိုရှောင်ကျင်ပြီးတော့ဘာလို့ရမလဲလို့ပြောရင်ကာယသူဇယ3ပါးကိုဖြစ်အောင်ပြုလုပ်ရမှာဖြစ်ပါတယ်။ဒါကြောင့်မိမိရဲ့တန်တန်းမိမိရဲ့ကိုယ်ကာယမှာကာယသူဇယ3ပါးကိုရှောင်၍ကာယသူဇယ3ပါးဖြစ်အောင်လေ့ကျင့်ခြင်းသည်ကာယကံကောင်းအောင်လေ့ကျင့်ခြင်းမိပါတယ်။ဒါကြောင့်ကာယသူဇယ3ပါးဆိုတာဘာလဲဆိုတာကိုပြန်ကြည့်ဖို့လိုပါမယ်။ကာယဒုစရိုက်၃ပါးဆိုတာသူ့အသက်တချင်းဆိုတဲ့ပါဏာတိပါဒသူ့စာခိုးခြင်းဆိုတဲ့အဒိဏာဒါနသူ့အင်ရပြမားခြင်းဆိုတဲ့ကာမေတုမိစ္ဆာစာရဒီ၃ပါးကိုရှောင်မှဆိုတဲ့အတွက်ကြောင့်ပါဏာတိပါဒဝေရမဏိအဒိဏာဒါနဝေရမဏိကာမေတုမိစ္ဆာစာရဝေရမဏိဆိုပြီးတော့မိမိရဲ့ကိုယ်ကာယနဲ့ပတ်သက်ပြီးတော့သူတတချင်းသူဥစ္စာခိုးချင်းသူအိမ်ရာပြမားချင်းတွေကိုမပြုတ်လို့ဖဲနဲ့ရှောင်ကျင်ပြီးတော့မိမိရဲ့တန်တန်းမှာဒီမှုတွေကိုမဖြစ်အောင်လေ့ကျင့်စောင့်ထိန်ခြင်းသည်ကာယကံကောင်းအောင်လေ့ကျင့်ခြင်းသီလကျင့်စဉ်ပဲဖြစ်ပါတယ်။နောက်တစ်ချက်အဲ့ဒီလိုကာယကံကောင်းအောင်လေ့ကျင့်ခြင်းတဲ့ဆိုရက်ကာယသူစိတ်သုံးပါးဖြစ်အောင်လေ့ကျင့်နာကိုကျမတို့မက်ခင်ဆိုရက်နိဗ္ဗာန်ရောက်ရာရောက်ချောင်းကျင့်စဉ်နေတဲ့မှာဆိုလို့ရှိရင်နိဗ္ဗာန်သို့ပို့ဆောင်တဲ့နန်းချောင်းကြီးကိုမက္ကသစ္စာလို့သုံးပါတယ်မက္ကသစ္စာထဲမှာဆိုရင်ကျမတို့မက္ကင်၈ပါးဆိုတာရှိပါတယ်အဲ့ဒီမက္ကင်၈ပါးထဲမှာဆိုရင်ကာယသူစိတ်၃ပါးဖြစ်အောင်လေ့ကျင့်ခြင်းကိုတမ္မာကမ္မန္တမက္ကင်လို့ကျမတို့သုံးပါတယ်ဒါလေးမြင်ခဲ့ဖို့ဖြစ်ပါတယ်ဂွင်းဆက်ကြည့်ဖို့ဖြစ်ပါတယ်တမ္မာကမ္မန္တမက္ကင်မိမိရဲ့ကိုယ်ကာယမှာပတ်သက်ပြီးတော့သူ့တက်တချင်းတို့အစာခိုးခြင်းသူ့အိမ်ရာပြင်းမာခြင်းအမှုတွေမဖြစ်အောင်လေ့ကျင့်ခြင်းသည်မက်ကင်ဆိုတဲ့မက်ရဲ့အင်္ဂါစိတ်ပိုင်းမက်ဆိုတာဒီနိဗ္ဗာန်သို့သွားရာလမ်းကြောင်းကြီးဒီလမ်းကြောင်းကြီးဆိုတဲ့မက်ကင်၈ပါးထဲမှာဆိုရင်သူဒီတမ္မာကမ္မန္တာမက်ကင်ထဲမှာပါဝင်တယ်ဆိုတာသိထားခဲ့ဖို့ဖြစ်ပါတယ်နောက်တစ်ချက်နှုတ်တွေကောင်းအောင်ဝစီကံကောင်းအောင်လေ့ကျင့်တဲ့နေရာမှာနှုတ်အားဖြင့်ဘာတွေမဖြစ်အောင်လေ့ကျင့်ရမလဲဆိုရင်ဝဲစီဒုစရိုက်၄ပါးမဖြစ်အောင်ရှောင်ကျင်ရမှာဖြစ်ပါတယ်ဝဲစီဒုစရိုက်၄ပါးမဖြစ်အောင်ရှောင်ကျင်ပြီးတော့ဘာဖြစ်အောင်လုပ်ရမလဲဆိုရင်ဝဲစီသူစရိုက်၄ပါးဖြစ်အောင်လေ့ကျင့်ယူရပါမယ်ဒါကြောင့်မိမိရဲ့နှုတ်နဲ့ပတ်သက်ပြီးတော့သူလိညာပြောဆိုခြင်းဆိုတဲ့မုဒါဝါဒဒီမှုတွေကိုမပြုတ်ပဲရှောင်ကျင်ပြီးလေ့ကျင့်ရမယ်။ဂုံးတဲ့စကားပြောခြင်းဆိုတဲ့ပိတုနာဝါစာဒီမှုကိုလည်းမပြုတ်ပဲနဲ့ဟဲ့လားရှောင်ကျင်ရမယ်။ တယောက်တယောက်ဟလာချစ်ချင်းချင်းတွေကိုခွဲတဲ့ပြီးသူနာဝါစာကိုလည်းရှောင်ခြင်းမင်းနောက်တစ်ခုကြမ်းကြမ်းတန်းတန်းစေရေးတိုင်းထွားတဲ့စကားတွေပြောဆိုခြင်းကလည်းရှောင်ခြင်းမင်းအတိဘယ်မရှိအကျိုးမဲ့သောစကားပိန်ဖျင်းစကားတွေဖြစ်တဲ့တန်ဖတ်ပလာပစကားတွေကိုလည်းရှောင်ခြင်းပြီးတော့မိမိရဲ့တန်ကြံမှာလေ့ကျင့်ယူရမယ်အဲ့ဒီလိုလေ့ကျင့်ခြင်းသည်ဝစီကံကောင်းအောင်လေ့ကျင့်ခြင်းလို့မြင်နေရပါမယ်အဲ့ဒီလိုလေ့ကျင့်ခြင်းသည်မဲ့ခင်၈ပါးထဲမှာပြောမယ်ဆိုရင်ဒါကိုတမ္မာဝါစာမဲ့ခင်လို့သုံးပါတယ်ဒါလေးမြင်ခဲ့ဖို့ပါမဲခင်ဆိုတဲ့လမ်းကြောင်းကြီးကခြိတက်ရေနိဗ္ဗာန်ဆိုတဲ့ပန်းတိုင်ကြီးကိုဆက်ရောက်တော့မှာဖြစ်ပါတယ်ဒါကြောင့်တတိထားကြည့်မယ်ဆိုရင်သီလဆိုတဲ့ကျင့်စဉ်သည်ကာယကံဝစီကံကောင်းအောင်လေ့ကျင့်ယူခြင်းဖြစ်တဲ့အတွေ့အကြုံဘဟိဒဆိုတဲ့ပြင်ပဝိတ္ထုပစ္စည်းတွေပြင်ပပုံကိုယ်တွေနဲ့လုံးဝမသက်ဆိုင်တော့ဘဲနဲ့အစ္ဇဒမိမိတန်တန်နဲ့သာဆိုင်တာဖြစ်ပါတယ်မိမိတန်တန်မှာရှိတဲ့ကိုယ်ခါရမှာဖြစ်လာနိုင်စွမ်းရှိသောသူတဲ့တချင်းသူ့အစာခိုးခြင်းသူ့အိမ်ဟာပြင်းမာခြင်းဆိုတဲ့မကောင်းမှုဒုစရိုက်တွေကိုရှောင်ယူရမှာဖြစ်တဲ့အတွက်ကြောင့်သူ့တဲ့တချင်းနဲ့ဆိုတာဒီဘသူရဲ့လက်ချက်လဲလို့ပြောရင်မိမိရဲ့တန်တန်မှာဖြစ်နေတဲ့ဒါဒီဒေါသဆိုတဲ့တရားစိုးရဲ့လက်ချက်ဖြစ်ပါတယ်ဒီဒေါသဖြစ်လာပြီဆိုရင်သူ့တဲ့တချင်းဆိုတဲ့ဒုစရိုက်ကိုပြုလုပ်မိမှာဖြစ်ပါတယ်ဒါကြောင့်သူ့တဲ့တချင်းဆိုတဲ့အသက်ရှိသောတတဝါတွေရဲ့အသက်ကိုတချင်းဆိုတဲ့အမှုဒါတွေကိုရှောင်ရတယ်လို့အဲ့ဒီလိုတတ်မှုတွေဖြစ်စေနိုင်တယ်မိမိတန်တန်မှာဖြစ်တဲ့ဒေါသဆိုတဲ့တရားကိုလည်းထိမ့်ချုပ်ယူရမှာလေ့ကျင့်ယူရမှာဖြစ်ပါဒီလိုမြင်ရပါမယ်ဒါကြောင့်ဘသူမှတန်တန်လဲဆိုရင်ကိုယ်မှာရှိတဲ့ဒေါသကိုထိမ့်ချုပ်ပြီးတော့တတ်ချင်ဖြတ်ချင်တဲ့အမှုတွေကိုရှောင်ကျင်ရမှာဖြစ်ပါတယ်သူဥစ္စာခိုးတယ်ဆိုတာဒီဘသူလက်ချက်လဲလို့ပြောရင်သူတစ်ပါးရဲ့ပစ္စည်းဥစ္စာသူတစ်ပါးရဲ့ဇနီးမယားအစရှိတာတွေခိုးတာအကုန်ပါတော့တာပဲဒီခိုးမှုတွေဖြစ်ဖို့ဆိုတာဒီဒီပုဂ္ဂိုလ်ဒီတတဝါဒီအရာဝတ္ထုပစ္စည်းတွေကိုလိုချင်တတ်မဲ့တဲ့ဒီလောဘကြောင့်ဒီလောဘကြောင့်လဲထိန်းရမယ်ဒီလောဘကိုလဲရှောင်ရမယ်လောဘကြောင့်ဖြစ်လာမယ်ခိုးမှုကိုလဲရှောင်ပြီးတော့လေ့ကျင့်ယူရမှာဖြစ်ပါတယ်ထိုနည်းဒုစွာကာမိတုမိစ္ဆာစာရကာမိတုမိစ္ဆာစာရဆိုတဲ့သူတစ်ပါးရဲ့သားသမီးဇနီးမယားတွေကိုကျူးလွန်ခြင်းဆိုတဲ့အမှုတည်းလဲဒါကိုရှောင်မှာဆိုရင်ဒါလဲလောဘလက်ချက်ပဲဒီလောဘကိုရှောင်ပြီးတော့ဒီလောဘမဖြစ်အောင်လေ့ကျင့်ခြင်းဆိုတဲ့အတွက်ကြောင့်ဒီသီလကျင့်စဉ်လေးကိုသတိထားကြည့်ရင်ဘဟိဒါဆိုတဲ့เนาะပေးကန်းတဲ့အဆင့်မျိုးမဟုတ်တော့ဘဲနဲ့မိမိရဲ့တန်တန်မှာရှိတဲ့အကုသို့စေတသိက်ဆိုးဖြစ်တဲ့လောဘဒေါသဒီတရားတွေမောဟတွေကိုရှောင်ကျင်ပြီးတော့လေ့ကျင့်ယူခြင်းဖြစ်ပါလိမ့်မယ်ဒါလေးမြင်ခဲ့ရပါမယ်ထိုနည်းတူစွာဝစီတုစရိုက်၄ပါးကိုရှောင်တဲ့နေရာမှာလိညာပြောတယ်ဆိုတဲ့မုဒဝါဒအမှုတွေတယောက်တယောက်ချစ်ခင်နေတာကိုကွဲပြားအောင်လုပ်တဲ့ဂုံးတိုက်ခြင်းဆိုတဲ့ပိတုနာဝါစာအမှုတွေဒီအမှုတွေအကျိုးမရှိတဲ့ပိန်ပြင်းစကားပြောခြင်းဆိုတဲ့အမှုတွေဒီတခါတည်းရန်လောဘကြောင့်လည်းပြောမိတာရှိတယ်တခါတည်းရန်ဒေါသကြောင့်လည်းပြောမိတာရှိတယ်ဒါကြောင့်ယံခါဒေါလောဘယံခါဒေါသဖြစ်တတ်တဲ့အတွက်ကြောင့်ဒီအကုသို့စေတသိက်စိုးတွေကိုလည်းသတိထားရမယ်ပြောဆိုခြင်းဆိုတဲ့အမှုတွေကိုလည်းသတိထားပြီးတော့ရှောင်ကျင်လေ့ကျင့်ယူရမှာဖြစ်ပါတယ်ထွနီဒူစွာကြံကြံတန်တန်ဆေးရီတိုင်းထွာခြင်းဆိုရယ်ပြုတာဝါစာကတော့ဒေါသတက်တဲ့ကြောင့်ဖြစ်တဲ့အတွက်ကြောင့်ဒီဒေါသကြောင့်ကိုယ်စိတ်တွေကြံတန်ခက်ထန်လာပြီးတော့ကိုယ်နှုတ်ကလည်းသူတစ်ပါးမခံနိုင်တဲ့ဇာကားမျိုးတွေနဲ့ဆေးရီတိုင်းထွာခြင်းကရှောင်ကျင်ရမယ်အဲ့တော့ဒါကြောင့်သီလဆိုတဲ့ကျင့်စဉ်လေးကိုသတိထားကြည့်မယ်ဆိုလို့ရှိရင်ကာယကံဝစီကံတွေကောင်းအောင်လေ့ကျင့်ခြင်းဖြစ်တဲ့အတွက်ကြောင့်ဒီအမှုတွေကိုလေ့ကျင့်ယူလို့အပားဝလာပြီးအသားကြလာပြီဆိုလို့ရှိရင်ရိုးရိုးအချိန်မှတင်မကဘဲနဲ့အသက်မွေးဝမ်းကြောင်းတဲ့အချိန်မျိုးတောင်မှဒီဒုစရိုက်ခုနှစ်ပါးလုံးနဲ့ဟလာဒုစရိုက်ခုနှစ်ပါးလုံးနဲ့အသက်မွေးဝမ်းကြောင်းချင်းကိုရှောင်ကျင်ပြီးတော့သူ့စရိုက်ခုနှစ်ပါးနဲ့အသက်မွေးဝမ်းကြောင်းချင်းကိုပြုလုပ်မယ်ဆိုလို့ရှိရင်ဒါသည်အသက်မွေးဝမ်းကြောင်းတဲ့အချိန်များသောအားဖြင့်တတဝါတို့သည်ရိုးရိုးအချိန်မျိုးမှာဒုစရိုက်တွေကိုရှောင်ကျင်နိုင်တော်လဲအသက်မွေးဝမ်းကြောင်းအချိန်ဆိုရင်တော့ဒီဒုစရိုက်တွေကိုရှောင်ကျင်မှုအင်တန်ခဲရင်နဲ့ဒါကြောင့်ဘလို့အကြောင်းပြကြလဲဆိုရင်ဥမမတောင့်တဲ့အတွက်ကြောင့်ဒီလိုရှောင်ကျင်ခြင်းဆိုတဲ့သီလရှောင်သီလတွေကိုမဆောင်နိုင်ပါဘူးလို့စင်ကြေပေးကြတယ် တကယ်တမ်းဆိုလို့ရှိရင်အသက်မွေးဝမ်းကြောင်းချိန်မှာတော့မှဒီဒုစရိုက်တွေကိုရှောင်ကျင်နိုင်တဲ့ပုံကိုတယောက်တည်းရိုးရိုးအချိန်မှာလဲရှောင်ကျင်ခြင်းဖြစ်သွားပြီ။ဒါကြောင့်ဒီလိုဒုစရိုက်ခုနှစ်ပါးကိုအသက်မွေးဝမ်းကြောင်းတဲ့အချိန်မှာမပြုတ်လို့ပဲနဲ့ရှောင်ကျင်ပြီးတော့ဒုစရိုက်ခုနှစ်ပါးနဲ့အသက်မွေးဝမ်းကြောင်းနိုင်အောင်လေးကျင့်ခြင်းကိုမဲ့ခင်ထဲမှာထည့်လိုက်လို့ရှိရင်ဒါကိုတမ္မာအာဇီဝမဲ့ခင်လို့ကျမတို့သုံးပါတယ်။ဒါကြောင့်ပေါင်းလိုက်လို့ရှိရင်မဲ့ခင်၈ပါးရှိပါတယ်။ဒုက္ခခတ်သိမ်းချုပ်ငြင်းရာနိဗ္ဗာန်သို့သွားရာလမ်းကြောင်းကြီးကိုမဂ္ဂသစ္စာလို့ယေရှုတော်ရှင်မြတ်စွာဘုရားကတရားဥဒ္ဓမဆက်ကြမှာဟောထားပါတယ်။ဒီမဂ္ဂသစ္စာဆိုတဲ့မဲ့ခင်၈ပါးဝယ်သီလပါရမီထဲမှာပါဝင်နေသောဒီသီလသည်မဲ့ခင်၃ပါးတိတိပါနေတယ်ဆိုတာမြင်ထားဖို့ဒါကြောင့်ဒီမဲ့ခင်၈ပါးတဲကတမ္မာကမ္မန္တမဲ့ခင်တမ္မာဝါစာမဲ့ခင်တမ္မာအာဇီဝမဲ့ခင်ဆိုသောမဲ့ခင်၃ပါးတိတိသည်သီလပိုင်းဆံရဖြစ်တဲ့အတွေ့သူ့ကိုသီလမဲ့ခင်လို့ခေါ်တယ်ဆိုတာဓမ္မမေစုတို့မှတ်ထားခဲ့ဖို့ဖြစ်ပါတယ်เนาะဒါလေးတွေကိုကောက်ကြောင်းလေးအနေနဲ့ယူထားခဲ့ဖို့ဖြစ်ပါတယ်။ဒါကြောင့်ကျမတို့ဓမ္မမေစုတို့အနေနဲ့မိမိရဲ့ကာယကံဝစီကံတွေကောင်းအောင်လေ့ကျင့်လာတဲ့ပုံကိုယ်တည်လေ့ကျင့်နိုင်စွမ်းရှိသလောက်သီလလုံခြုံလာပြီ။မြတ်စွာဘုရားညွှန်ကြားခဲ့တဲ့သာသနာရေးနဲ့ကြုံတဲ့အချိန်မှာစောင့်ထိန်အပ်သောသီလမဲ့ခင်၃ပါးနဲ့ပြည့်စုံရုံနဲ့မကဘူးကျင့်စဉ်ကြီးဖြစ်တဲ့သိက္ခာကြီး၃ပါးထဲမှာဒီသီလ၃ဒီသီလနဲ့ပြည့်စုံမယ်ဒီမဲ့ခင်၃ပါးနဲ့ပြည့်စုံလာပြီဆိုရင်အဓိသီလသိက္ခာဆိုတာပြည့်စုံလာပါပြီအဓိသီလသိက္ခာဖြစ်တဲ့အတွက်ကြောင့်သာသနာ့အချိန်မှာလူစည်းစိမ်နတ်စည်းစိမ်တွေကိုရည်ရွယ်ကိုးပြီးတော့နောင်ဘဝမှာဘဝတန်ပတ္တိတွေရစေဖို့ရလာတဲ့ဘဝတွေမှာအသက်ရှိဖို့ကျန်းမာစေဖို့ဆိုတဲ့မျှော်လင့်ချက်တိမ်တိမ်လေးနဲ့စောင့်ထိန်တဲ့သီလမျိုးကိုရိုးရိုးသီလပဲခေါ်ပါတယ်ဒီလိုသီလတွေမဟုတ်ဘဲနဲ့မိမိရဲ့ကာယကံမှာမိမိရဲ့ဝစီကံမှာဖြစ်ပေါ်လာမဲ့အကုသိုလ်တရားစိုးတွေကိုပယ်ရှားမယ်ဒါကိုကျမတို့စားတဲ့စကားနဲ့ပြောလို့ရှိရင်မိမိရဲ့ကာယကံဝစီကံနေနဲ့လှုပ်ရှားပြီးတော့ကျူးလွန်နိုင်တဲ့အကုသိုလ်တရားစိုးတွေကိုဝိတိတ်ကမကိလေသာလို့သုံးတယ်။ကိုယ်နဲ့လည်းမကောင်းမှုဒုစရိုက်တွေရဲ့စေစားမှုကိုလှုပ်လိုက်တယ်။နှုတ်နဲ့လည်းမကောင်းမှုဒုစရိုက်တွေရဲ့စေစားမှုတွေကိုလှုပ်လိုက်ရင်မိမိရဲ့ကာယကံဝစီကံမှာလှုပ်ရှားထကြွယုံနေမကဘဲနဲ့ကျူးလွန်တဲ့ကိလေသာတရားစိုးကိုဝိတိတ်ကမကိလေသာဒီဂွေတိတ်ကမကိလေသာကိုဒီသီလကပယ်ရှားနိုင်တာဖြစ်တဲ့အတွေ့အကြုံဒီသီလမျိုးကိုရိုးရိုးသီလမသုံးတော့ဘဲနဲ့အဒီသီလသိက္ခာလို့သုံးပြီဖြစ်ပါတယ်ဒါကြောင့်ဒီသီလတွေကောင်းအောင်ကြိုးစားလာမယ်ကာယကံဝစီကံကောင်းအောင်လေ့ကျင့်လာရင်လေ့ကျင့်နိုင်စွမ်းမှုပေါ်မူတည်ပြီးတော့နံပါတ်1သီလလုံခြုံမယ်เนาะဒါမြင်ရမယ်နံပါတ်1သီလလုံခြုံမှုရှိလာမယ်သီလဘက်ကပြောရင်လုံးချုံမှုရှိလာမယ်မဲ့ခင်တဲကပြောလို့ရှိသီလမဲ့ခင်၃ပါးပြည့်စုံလာမှုရှိမယ်ကြည်စဉ်သိက္ခာတဲကပြောမယ်ဆိုလို့ရှိရင်ဒါသည်အဓိသီလသိက္ခာဖြစ်လာမယ်အဓိသီလသိက္ခာဆိုရက်သိက္ခာဆိုတာသည်ကြည်စဉ်ကိုပြောတာပါဒီအဓိသီလကြည်နေနဲ့ပြည့်စုံရင်ဒါသည်သိက္ခာရှင်ဖြစ်လာပြီသီလသိက္ခာရှင်ဖြစ်လာပါတော့မယ်။ဒါအပြင်ဒီလိုကြည်စင်နေနဲ့ပြည့်စုံလာတာနဲ့အမျှကျေးဇူးတော်ရှင်မြတ်စွာဘုရား55ဝါကလပ်ပလုံဟောကြားအပ်သောဓမ္မခန္ဓာပေါင်း 8,400 တဲကဝိနည်းဗိဒကကိုနှုတ်ကုံဆောင်ထားတယ်လို့ကိုယ်မှဆောင်ထားတယ်လို့လည်းမိပါတယ်။ဒါကြောင့်ဒီအားကိုပြည့်စုံအောင်ကြိုးစားခြင်းသည်ဗိဒက3ပုံတဲကဝိနည်းဗိဒကနဲ့ပြေဆုံးလာတာဖြစ်ပါလိမ့်မယ်ဒါလေးမြင်နေခဲ့ဖို့ဖြစ်ပါတယ်เนาะဒါလေးတွေကျင့်စဉ်လေးနေနဲ့မြင်ထားခဲ့ဖို့ဖြစ်ပါတယ်ဒါကြောင့်သီလပိုင်းဆိုင်ရာရဲ့သဘာဝကိုနားလည်ဖို့ဆိုရင်သီလဆိုတာဒီဗဟိတဖြစ်တဲ့ပစ္စည်းဝိထုတွေပေးနေုံနဲ့လည်းမရတော့ဘူးမိမိနဲ့ဘာမှမိမိခန္ဓာကိုယ်နဲ့မဆက်ဆက်ဖဲနဲ့မိမိအင်တန်ချစ်တဲ့သားသမီးဇနီးမယားတွေကိုပေးဝေခြင်းနဲ့လည်းမတူတော့ဘူး ဒီနေရာမှာမိမိရဲ့အင်္ဂါခြေလက်အသွေးအသားတွေပေးတာနဲ့လည်းမဆိုင်တော့အပေးပိုင်းမဟုတ်တော့ဘဲနဲ့သူဟာစောင့်ထိန်တဲ့အပိုင်းဖြစ်သွားပြီမိမိရဲ့ကာယကံကြောင့်သူများတွေမစင်ရဲအောင်လေ့ကျင့်မယ်မိမိရဲ့ဝစီကံကြောင့်သူများတွေမစင်ရဲအောင်လေ့ကျင့်မယ်ဆိုရဲဒီအပိုင်းလေးတွေဓမ္မမိတ်ဆွေတို့သိထားခဲ့ဖို့အဲ့တော့အခုကျမတို့လေးလာခဲ့တဲ့နေရာမှာဒါနတော့ကလေးလာခဲ့တဲ့နေရာမှာတဏ္ဏဒါနရေပါရမီဒါနရေရှိတယ်လို့သီလပိုင်းဆိုင်ရာမှာလည်းဒီတိုင်းပြန်သွားမယ်တဏ္ဏသီလရေပါရမီသီလဘယ်လိုကွဲတယ်လဲနော်တဏ္ဏဒါနတော့ကတဏ္ဏပုဂ္ဂိုလ်တွေတခါတရံမှာပြုလုပ်တဲ့ဒါနမျိုးကိုတဏ္ဏဒါနလို့သုံးတယ်ပါရမီဒါနဆိုတာကတော့ပါရမီရှင်ကြီးတွေဒီဒီပေးကမ်းစွန့်ကြဲခြင်းဆိုတဲ့ဒါနကိုအမြဲတစေပြုလုပ်လေရှိကြတယ်။တဏ္ဏဒါနတို့ကကြတော့တခါတရံမှဒါနကိုအကြောင်းတိုက်ဆိုင်မှပေးကြတာဖြစ်တဲ့အတွက်ကြောင့်အကြောင်းတိုက်ဆိုင်မှုပေါ်မူတည်ပြီးတော့လူပွဲဝိတ္ထုကိုလည်းပြည့်စုံအောင်စောင့်ရတယ်လူပဲဝိတ္ထုရှေ့ယုံနေမကောက်လှူလို့တဲ့စေတနာထက်တန်မှုကိုလည်းစောင့်ဆိုင်းရတယ်ပြီးရင်အလူကံပုဂ္ဂိုလ်စင်ကြယ်ရဲ့လားဆိုတာလေစ조사ရသေးတယ်အဲ့ဒီလိုတခါတရံမှဒါနပြုတဲ့အခါမျိုးမှာဒီဒါနကိုအကျိုးကြီးမားစေဖို့ဆိုရင်အချက်လက်တွေတော်တော်ပြည့်စုံအောင်စောင့်ရတယ်ပါရမီရှင်ကြီးများကတော့ပေးခြင်းသည်မြင့်မြတ်သူတို့ရဲ့အလုပ်မြင့်မြတ်သူပါရမီရှင်ကြီးများသည်အမြဲတစေအများချမ်းသာမှုကိုကြည်ပြီးတော့ပေးဝေလေးရှိတယ်ဆိုတဲ့အတိုင်းသူတို့ကအမြဲတစေဒါနပြုနေတာဖြစ်တဲ့အတွက်ကြောင့်သူတို့အတွက်ကဒီဒါနပြုရတာဒီလုပ်ရမယ်အလုပ်တစ်ခုဒီနေရာမှာလုပ်တယ်ဆိုတဲ့နေရာမှာလည်းပစ္စည်းဝတ္ထုပေးယုံတက်တက်သာသမီဇနီးမယားတွေပေးယုံတက်တက်လက်ချေအင်္ဂါအသွေးသားတွေပေးယုံတက်တက်အသက်ကိုပေးယုံတက်တက်မဟုတ်ဘဲနဲ့အဲ့ဒီပုတ်အရာဝတ္ထုအကုန်လုံးမှာရှိနေကြတော့လောဘကိုပယ်စွန့်တယ်လို့ခံယူထားကြတယ်ဒါကြောင့်ဒီလောဘကိုပယ်စွန့်ခြင်းလေးကျင့်ခန်းကိုပါရမီရှင်ကြီးများသည်အစဉ်ကြီး30နဲ့အမြဲပြုလေရှိကြတယ်ပစ္စည်းဥစ္စာသာသမီဇနီးမယားတွေကိုစွန့်လှူတဲ့အပိုင်းကိုရိုးရိုးပါရမီအပိုင်းကိုယ်လေအင်္ဂါလေးတိစွန့်နေအပိုင်းဒီဥပပါရမီအပိုင်းဥပပါရမီဒါနပိုင်းအသက်တိုင်အောင်လဲပေးနိုင်အောင်လေ့ကျင့်ထားတယ်ဆိုတော့ပရမတ္ထပါရမီဒါနအပိုင်းဆိုပြီးတော့အပိုင်းကြီး၃ပိုင်းနဲ့ဒါနပြုတယ်လို့အခုလဲပါရမီရှင်ကြီးများသည်သီလကိုစောင့်တည်ကြတယ်အဲ့တော့ဒီနေရာမှာတဏ္ဏသီလနဲ့ပါရမီသီလဆိုပြီးတော့နှစ်ချက်ပြန်ခွဲမယ်ဓမ္မမိတ်ဆွေတို့ဒါလေးကိုမြင်နေခဲ့ဘူးနော်တဏ္ဏသီလရှိမယ်ပါရမီသီလရှိမယ်ဘလို့ကွဲပြားတယ်ဒါလေးကိုဓမ္မမိတ်ဆွေတို့ကြည့်ရတဏ္ဏသီလဆိုတဲ့အတွဲကြောင့်ဒါနအကျော်တိုင်းပြောရင်တဏ္ဏလူတွေတခါတရံမှမိမိရဲ့ကာယကံဝစီကံကောင်းအောင်လေ့ကျင့်တာကိုတဏ္ဏသီလเนาะလွယ်ๆလေးပဲစကားလုံးလေးတွေပြောကြစို့ဒါကြောင့်တဏ္ဏသီလဆိုတာတဏ္ဏပုဂ္ဂိုလ်များတဏ္ဏလူများတဏ္ဏလူများမိမိရဲ့ကာယကံနေမိမိရဲ့ဝစီကံနေကိုတတိထားပြီးတော့ကောင်းအောင်ကောင်းအောင်တခါတရံမှဆိုတဲ့အတွက်ကြောင့်အမြဲတမ်းဟုတ်ပါလားမဟုတ်တော့တခါတရံမှလေ့ကျင့်ခြင်းကိုတဏ္ဏသီလကျမတို့ကအော်ဒီနေ့ရက်ကလေးတော့ဒီတရက်ကလေးတော့ငါးပါးလေးလုံအောင်လုပ်အောင်မှပါပဲဒီတရကလေးတော့ရှစ်ပါးသီလစောင့်ထိန်လိုက်အောင်မှပါပဲဒီတရကလေးတော့ကိုးပါးလေးထိန်လိုက်ရင်ကောင်းပါပဲဒီတရကလေးတော့เนาะဒီနေ့ကတော့တို့မွေးနေပဲဒါကြောင့်ဒီမွေးနေမှာဥပုပ်သီလတော့စောင့်လိုက်အောင်မယ်စာမွေးတွေနှီးနေပြီကုသိုလ်လေးတွေဖြစ်တဲ့နေနဲ့စင်ကြယ်အောင်လုပ်လိုက်အောင်မယ်ဘလို့ကိစ္စတွေရှိတယ်ဒါကြောင့်ဒါလေးတွေကိုစင်ကြယ်အောင်လုပ်မယ်ဆိုတခါတရံမှအထူးပြုပြီးတော့မိမိရဲ့ကာယကဝစီကံကောင်းအောင်လေ့ကျင့်တယ်ဒါတောင်မှကောင်းအောင်လေ့ကျင့်တယ်ဆိုတာလေးမှာကာယကံဝစီကံကောင်းဖို့ဆိုတာတွေတစ်ခါတလေမရောက်တော့ဘဲနဲ့ဒီသီလကိုစောင့်ထိန်တဲ့အခါမှာလုတ်ကင်တဲ့ကိစ္စတွေမှာသီလပဋိဌာယလို့ပြောထားတဲ့အတွက်သီလအခြေခံပြီးတော့ပြုကြလို့ရှိအကျိုးများမှာမှုတဲ့အတွက်ကြောင့်ဒီသီလကိုစောင့်ထိန်တဲ့သဘောလေးပဲဤကုသိုလ်သည်မိမိရဲ့ရည်ရွယ်ချက်စုတောင်းလေးအတွက်ထောက်ပံ့ဖြစ်ပါစေဆိုပြီးဒီလောက်တိမ်တိမ်လေးပဲလုပ်လို့ရှိတယ်မိမိရဲ့ကာယကံဝစီကံမှာလာပြီးတော့နှိုးစွာတတ်တဲ့ဖြစ်တဲ့ဒီလောဘဒေါသမောဟတွေကြောင့်ဒီကာယကံဝစီကံလှုပ်ရှားမှုတွေမဖြစ်အောင်လေ့ကျင့်နေတယ်ဆိုတာကိုမမြင်ကြဘူး။ဤကောင်းမှုကြောင့်လူစည်းစိမ်နဲ့စည်းစိမ်တွေရပြရစေလို့ဆုတောင်းတာရောမရှိဘူးလား။သီလစောင့်ထိန်လို့ရှိရင်အသက်ရှည်တယ် ြမ်းမာတယ်ဆိုတဲ့အတွက်ကြောင့်အသက်ရှင်ကြမ်းမာဖို့လဲရည်ရွယ်ပြီးတော့စောင့်တည်တယ်အစင်းလာတယ်လို့ကြားထားတဲ့အတွက်ကြောင့်လဲအစင်းလာဖို့ရည်ရွယ်ချက်နဲ့လဲသီလကိုစောင့်တည်ကြပြန်တယ်ဒါရင်မကဘဲနဲ့ဒီသီလကြောင့်ဘယ်ခါမှမဆိုနော်ဥစ္စာပစ္စည်းတွေလဲတည်မြဲမှုရှိတယ်ပါဏန္တိပါဒသိခါပုဂ္ဂိုလ်စောင့်ထင်းရင်အသက်ရှင်စင်းလာမှာပဲကြမ်းမာပါပဲအရိဏာရဏသိခါပုဂ္ဂိုလ်စောင့်ထင်းရင်မိမိရှာပွေထားတဲ့ပစ္စည်းဥစ္စာတွေရန်သူမျိုးကပါဘယ်ရန်ကမှဖျက်ဆီးလို့မရဘူးတော့ဒါလေးရဲ့တဘာဝဒါနရဲ့တဘာဝကဒါနကြောင့်ပစ္စည်းဥစ္စာရမယ်ဒါပေမဲ့သီလမစောင့်တည်ထားရင်ဒီဒါနတွေမခိုင်ထားဘူးအရိဏာရဏသိခါပုဂ္ဂိုလ်လုံထားမယ်ဒါနကလည်းပြုထားမယ်ဆိုရင်ဒါနကြောင့်ဒနရမယ်အရိဏာဒါနသိခါဖို့လုံထားတဲ့အတွက်ကြောင့်ဒီပစ္စည်းဥစ္စာတွေရန်သူမျိုး၅ပါးဖြစ်တဲ့ရေကြောင့်မီးကြောင့်ဘယ်ပုဂ္ဂိုလ်ဘယ်တတဝါတွေကြောင့်မှဖြစ်စေမိမိရဲ့အမွေခံသားဆိုသမီးဆိုအထိနောက်ဆုံးဘရောမှမပျက်စီးတော့ဘူးဒါလေးကိုမြင်ထားတော့ငါရဲ့ပစ္စည်းဥစ္စာတွေဟောပျောက်သွားပြန်ပြီဖနက်ပျောက်သွားပြန်ပြီအထိဟောဘာကြောင့်လဲအရင်တုန်းကသူများပစ္စည်းသူများထိဖနက်တွေယူထားလို့ဆိုတော့ဒါအရိဏာဒါနသိခါဖို့မလုံလို့ဆိုတာကွတ်သဘောပေါက်လာပြီဒါကြောင့်ဒါလေးတွေကိုခိုင်ဖို့ဆိုပြီးဘာလုပ်ကြလဲအရင်တော့ကမတိလို့တော့ပါသွားပြီအဲ့တော့ဒါဖြစ်လေပြုသူအစ်စ်ဖြစ်သူအဟောင်းမဲ့စိတ်ကိုဖြေတာဖြေတာနောက်ထပ်တော့ဒါမျိုးမဖြစ်အောင်နော်ကြိုးစားအောင်မယ်ဆိုဒီသီလကိုယူလိုက်တာကကိုယ့်ပစ္စည်းခိုင်ဖို့ပဲကိုယူလိုက်တာမျိုးကို့ကြောင့်သူများမစင်းရဲပါစေနဲ့ဆိုတဲ့စိတ်ကတိတ်မပါပြန်ဘူးဒါတန်မှန်အနေနဲ့လှုပ်ထားတာ၄ပဲထို့နည်းတူစွာယခုဘဝမှာအိမ်အောင်ရေးတွေအစင်မပြေဘူးယရနာသုံးပါးတွေနဲ့ထိတွေ့ခွင့်ရတယ်ဆရာကောင်းတမားကောင်းဟလာဆရာတော်တမတော်ကြီးတွေနဲ့ထိတွေ့ခွင့်ရလာတဲ့အခါမှာဒါကာမေတုမိစ္ဆာစာရရဲ့အကျိုးဆက်ပဲဆိုတာသဘောပေါက်လာတော့နောင်မှာဒါမျိုးမဖြစ်အောင်ကာမေတုရောလုံအောင်ထိမ့်မှာပါပဲဆိုဒီလိုထိမ့်ညာပြန်တယ်ဒါဒီဘုသူ့ရဲ့အကျိုးစီးပွားလဲဆိုရင်ကိုကျိုးစီးပွားဥတီထားတာ၄ပဲမူတာဝါဒမလုံလို့ရှိရင်စကားမပီဘူးသွားလဲမညီဘူးပါဇက်ပြဲသွားကျဲနှုတ်ခမ်းတိုးဆိုတဲ့အတိုင်းပဲဒီလိုတွေဖြစ်တယ်ဆိုတော့ကို့သွားလေးတွေမညင်တော့မှရေးရဲမပြောရဲတော့ဖုံးဖိလာတယ်ဟုတ်တယ်နော်ဒါပြင်လို့တော့ရသေးလားမရတော့ဘူးဟလာပါဇက်ကလည်းအနဲ့နေရလဲရှိလာမယ်6ငီးဟလာစကားမမူသားစကားပြောဆိုညာကစကားမပီသွားမညီဒီပုံညီပါဇက်6ကတ်9ရေးဆိုတဲ့အတိုင်းဒီအကျိုးဆက်တွေလာမယ်ဆိုတော့ကြောက်လိုက်တာနောင်ဘဝကြလို့ရှိရင်နော်အဲ့ဒီလိုမဖြစ်အောင်မူသားတွေတော့လုံအောင်ထိမ့်မှာပဲကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်အလောင်းတော်ဘဝတွေကဖျားဖြစ်တဲ့အချိန်ထိအလုံးကြုံဆုံးသောတီလာသည်မူတာဝါဒသိခါဖို့ဘရောမှမကြိုးပြက်ခဲ့ဘူးဒါကြောင့်နှက်ခမ်းတော်ကိုကြည့်မလားရှားတော်ကိုကြည့်မလားသွားတော်ကိုကြည့်မလားသွားတော်40ဆွဲတော်လေးစုနှက်ခမ်းနေရှားတွေကလည်းနေရဲယုံနေမကောက်မြဲတမ်းပဲဟလာစကားပြောတဲ့အခါမှာလည်းပီပီတတာကြည်ကြည်များများပြောနိုင်တယ်ကျမတို့လိုမိုက်ခရိုဖုန်းအကူအညီမလိုဘဲနဲ့ကိုစကားတိုးတိုးပြောယူနေစက်ကြဝလာအစွန်းထိရှိကြတဲ့တရားနာပရိသတ်တွေကြားနိုင်တယ်ဖခင်ရဲ့စကားကိုကြားလိုက်တာနဲ့နားထောင်ခြင်းနဲ့လိုက်နာခြင်းနဲ့စိတ်တွေဖြစ်လာတယ်ဒါသည်မူတာဝါဒရဲ့လုံခြုံခြင်းမှုရဲ့အကျိုးဆက်ပဲဆိုတာဒါလေးတွေကြားတဲ့အခါငါလည်းဒီတိတ်ခါဘုကိုထိန်းအုံမှပါပဲဆိုမိမိထိန်းနာကိုကဘု து အတွက်ပါလဲဆိုရင်မိမိအတွက်ပဲဆိုတဲ့အတွက်ကြောင့်ဒါတန်မှန်ပုံကိုယ်တွေပြုလုပ်တယ်နော်တီလာပိုင်းအဲ့ဒီလိုလေးသဘောကပေါက်မှာထိုနည်းတူစွာပဲအရဲ့သေးစားမူရည်စေးဝါးတွေတောက်စားတဲ့အခါမှာယခုဘဝမှာဆိုလို့ရှိရင်ယူးသွတ်တဲ့လူတွေအစ်င့်တွေစိတ်ကိုမခိုင်မြဲတဲ့လူတွေအစ်င့်စိတ်တွေပော့ပြက်တဲ့ဘဝတွေရောက်တာဆိုတာသူရမေရရဲ့အကျိုးဆက်ဆိုတာသိထားတဲ့အခါမှာဒါတွေကိုလည်းအဲ့ဒီလိုမဖြစ်စေချင်တဲ့စိတ်နဲ့ပဲတခါတရံဆောင်ထင်းနေဒါကြောင့်တန်မှန်တီလာထဲမှာကျမတို့တွေပါနေပြီးသားဆိုတာမြင်နေခဲ့လို့ရမယ်ပါရမီတီလာပါရမီတီလာကတော့ပါရမီရှင်ကြီးများသည်ပါရမီရှင်ကြီးများကဒီနေရာမှာမိမိရဲ့ကာယကံကောင်းအောင်မိမိရဲ့ကာယကံကောင်းအောင်ဆိုတဲ့ကခုနကလို့လောဘဒေါသဘာမှစိတ်စားလို့မဖြစ်အောင်ဒါကိုထိန်းတယ်မိမိရဲ့ဝစီကံကောင်းအောင်မိမိကိုယ်ကိုကောင်းအောင်အမြဲတမ်းလေ့ကျင့်တယ်မိမိကိုကောင်းအောင်လေ့ကျင့်ခြင်းအားဖြင့်မိမိဒီဟူသောအကြောင်းကြောင့်သူတပါးတွေမစင်းရဲပါစေနဲ့ချမ်းသာပါစေဆိုတဲ့စိတ်နဲ့အမြဲတမ်းလေ့ကျင့်နေဒါကြောင့်ပါရမီရှင်ကြီးများရဲ့စောက်တည်သောသီလသည်မိမိကာယကံဝစီကံကောင်းအောင်အမြဲလေ့ကျင့်၍မိမိကာယကံဝစီကံကောင်းမှုနဲ့အများချမ်းသာအောင်လေ့ကျင့်ခြင်းကိုပါရမီတီလာလို့သုံးတယ်ဆိုတာမြင်ထားခဲ့ဖို့ဖြစ်ပါတယ်။ဒါကြောင့်ကျမတို့တာမန်လူတွေပြုတ်လုတဲ့တီလာကတခါတရံမှလေ့ကျင့်တဲ့အကျွဲ့ကြောင့်အခြေအနေတွေမညင်ညွတ်တော်ဘူးဆိုလို့ရှိရင် ซีบัวจองเลยซีบัวเยจองเลยสอดดีท่าเดเลจินท่าเดตีละกูอลวยตะกูชูผ่องနိုင်เนจ้ํามาเยเนไม่ปี้ส่งลุสู่พี่รอเลยสอดดีท่าเดตีละกูอลวยตะกูชูผ่องเดคนนี้ดูซัวเวอะแตสเบเนจ่มลุสู่พี่รอเลยดีตีละกูอลวยตะกูชูผ่องเดだจองตํามันลูฤกาตะคาเดยันมากายกันวสีกันก้าวอ๋อเลจินน่ะผิดเดด้วยจองซีบัวเยเนี่ยจုံยินเลยซีบัวเยဆိုတော့ပစ္စည်းဥစ္စာတွေเนี่ยจုံလာမယ်ဆိုရင်လေဒီတီလကိုအလွဲတကူเนี่ยဘာဖြစ်လဲချိုးဖောက်လိုက်တယ်ซีบัวเยအယောင်းဝယ်ကိစ္စတွေပြောရမှာဖြစ်တဲ့အတွက်ကြောင့်ဒီနေ့တော့မုဒါဝါဒတိတ်ခါပုတ်တော့မဆောင်ထင်းတော့ဘူးအယောင်းဝယ်ကိစ္စတွေပြောရမှာဆိုတဲ့အတွက်ကြောင့်ဟာတကယ်စီးပွားရေးနယ်ပယ်ရပုံကိုယ်တွေနဲ့တွေ့ရမှာဖြစ်တဲ့အတွက်ကြောင့်ဒီအဖျော်ရမကာလေးတော့မတောက်ရင်မကောင်းတဲ့အတွက်ကြောင့်နည်းနည်းတော့တောက်ရတော့မှာပဲဒီလိုမျိုးလဲပါသွားတာမရှိဘူးလားထိုနည်းတူစွာပဲဒီစီးပွားရေးကြောင့်လိန်လိုက်တာလေးတော့လေနည်းနည်းလေးတော့ရှိမှာပဲစသည်စသည်ဖြင့်စီးပွားရေးပေါ်မူတည်ပြီးတော့လေဒီတီလကိုအလွယ်တကူချိုးဖောက်ပြစ်တယ်နောက်တစ်ချက်မိမိရဲ့ကျန်းမာရေးသားတွေသမီးတွေကျမ်းမာရေးမိသားစုကျမ်းမာရေးကြောင့်ပါပဲဆိုပြီးတော့လေဒီသီလကိုအလွယ်တကူချိုးဖောက်တယ်ဟုတ်တယ်လားဥပုသီလတော့စောင့်ထိန်းထားတာတော့မှန်ပါရဲ့ကျမ်းမာရေးမကောင်းတဲ့အတွက်ကြောင့်ဆေးတွေဘာတွေတောက်ရမှာဖြစ်တဲ့အတွက်ကြောင့်ဝိကာလဘောဇနာတိခပုဂ္ဂိုလ်တော့ခိတ္တတော့ချလိုက်အောင်မှာပါပဲစသည်ဖြင့်ပေါ့နော်ထိုနည်းတူစွာပဲကျမ်းမာရေးအရာဘဲအသားစားလို့ရှိရင်ဘလို့ပူညီညွတ်မှာဖြစ်တဲ့အတွက်ကြောင့်ဘဲအကောင်ရဲ့အသားကိုရအောင်ရှာပေးပါပဲစသည်ဖြင့်ဆိုရင်လေသူများအသက်ကိုရှာဖွေပြီးတော့တက်စေခိုင်းတဲ့ဘက်ကိုရောရောက်မသွားနိုင်ဘူးလားစသည်ဖြင့်ကျမ်းမာရေးကြောင့်လေအလွယ်တကူသီလကိုချိုးဖောက်ဖြစ်နိုင်တယ်အိမ်တောင်ရေးကြောင့်ရောအလွယ်တကူချိုးဖောက်ကြတယ်နောက်ဆုံးအသက်နဲ့ဆိုင်လာမယ်ဆိုရင်လေမိမိရဲ့အသက်ဘေးနဲ့ကျုံလာမယ်ဆိုရင်လေဒီသီလကိုအလွယ်တကူချိုးဖောက်ပြစ်ကြတယ်။ဒါကြောင့်ကိုလက်အင်္ဂါတွေနဲ့ပြည့်စုံဟလာထိခိုက်မယ်ဆိုရင်ရောဒါတွေကိုအလွယ်တကူချိုးဖောက်တယ်။ပါရမီရှင်ကြီးများကြတော့အဲ့လိုမဟုတ်ဘူး။စီးပွားရေးနဲ့ပဲဘလောက်ကြုံကြုံ၊ကျင်းမာရေးနဲ့ဘလောက်ကြုံကြုံ၊အသက်ဘေးနဲ့ပဲဘလောက်ကြုံကြုံဒီသီလကိုဘတော်မှမချိုးဖောက်တော့ဘူး။စီးပွားရေးထိခိုက်ခြင်းထိခိုက်ပါစေ။သီလကိုအပြက်မခံပါဘူးကျမ်းမာရေးတွေထိခိုက်ခြင်းထိခိုက်ပါစေသီလကိုအပြက်မခံပါဘူးထိုနည်းတူစွာပဲအသက်ဘေးတွေနဲ့ကြုံရင်ကြုံပါစေဒီသီလကိုလုံးဝအပြက်မခံဘူးသီလကိုဒါလည်းအသက်ထက်တန်မိုးထားလားမထားဘူးလားဒါကြောင့်ပါရမီရှင်ကြီးများသည်ပစ္စည်းဥစ္စာဆိုသောအကြောင်းကြောင့်လေသီလကိုအပြက်မခံလက်ချေအင်္ဂါအသွေးသားတွေနဲ့စာရင်လဲသီလကိုအပြည့်မခံမိမိရဲ့ကျန်းမာရေးနဲ့ပတ်သက်လို့လဲအပြည့်မခံနောက်ဆုံးအသက်ဘေးနဲ့ကြုံရင်တောင်မှသီလကိုအပြည့်မခံအားလုံးအားလုံးထဲမှာဘာကိုသီလကိုဘယ်ဟာကိုဦးစားပေးလဲဆိုသီလကိုသာလေဦးစားပေးလေရှိတယ်ဒါကိုပဲကျမတို့ဝိသုဒ္ဓိမဲ့ဒီဘာတွေမှာဆိုရင်ဒါကိုလေ့လာလို့ရတယ်ကိုယ်လက်အင်္ဂါတွေပစ္စည်းဥစ္စာတွေကိုယ်လက်အင်္ဂါတွေအသက်တွေထက်တန်မိုးထအပ်သောအရာကိုပြောပါဆိုရင်သီလပါပဲဒါလေးမြင်ခဲ့ရဒါလေးနဲ့ပတ်သက်ပြီးတော့သီလကိုပညာသာသမီရှင်ကြီးများသည်အင်မတန်လေးနဲ့တန်မိုးထတာကိုဥပမာလေးတွေတင်စားလေရှိတယ်ကိကိမိတဲ့ငှဲ့သည်မိမိရဲ့ဥကိုသူအင်မတန်စောင့်ရှောက်တယ်သူ့ဥကိုသူများယူသွားမှာကိုသူမလိုလားတဲ့အတွက်ကြောင့်ဒီဥလေးကိုသူများလာယူဝတ်ထားတဲ့နေရာမှာဒီဥလေးကိုလိုချင်လို့သူ့အသက်ကိုလာပြီးတော့တတ်မယ်ဆိုရင်တော့သူခံလိုက်တယ်ဒီဥကိုမပေးဘူးနောက်တစ်ချက်စာမရီမီတဲ့သားကောင်သည်သူ့ရဲ့အမီးဇံဖျားလေးကိုအင်မတန်တန်မိုးထားတယ်သူ့ရဲ့ခန္ဓာကိုယ်ကလည်းအင်မတန်တန်မိုးရှိတယ်သူ့အသက်လည်းတန်မိုးရှိဒါပေမဲ့သူ့အမီးဇံလေးကိုဘလောက်တန်မိုးထားလဲဆိုရင်သွားလာရင်းနဲ့ခြုံငယ်လေးတစ်ခုမှသူ့အမီးလေးတဆန်လောက်ညိနေရင်ဒါလေးကိုသူ့အာကြီးနဲ့ယုံသွားလို့ရှိရင်ဒါရတာပဲဒါပေမဲ့ဒီအမီးဇံလေးညိနေတာလေးကိုယုံမသွားဘူးဘာဖြစ်လို့လဲဆိုရင်ဒီအမီးဇံလေးပြက်သွားမှဆိုတဲ့အတွဲကြောင့်အသက်ကိုပဲအလဲခံသွားတယ်အမီးဇံကိုစောက်လျှောက်တယ်တဲ့ထို့နည်းတူစွာပဲမျက်စိတစ်ဖက်သာရှိတော့တဲ့ပုံကိုကမိမိကြံနေတဲ့အဲ့ဒီမျက်စိတစ်ဖက်ကိုအသက်နဲ့လဲပြီးတော့ကာကွယ်စောက်လျှောက်သွားတယ် မိခင်သည်တူဒီတော်သားကိုသူ့ရင်ငါဖြစ်တဲ့တူဒီတော်သားကိုသူ့အထက်တဲ့သူ့အသက်ထက်ပို့ပြီးတန်မိုးထားလားမထားဘူးလားအဲ့ဒီလိုပဲပါရမီရှင်ကြီးများကခုနကအရာတွေထက်အလုံးသာလွန်စွာမိမိရဲ့သီလကိုဦးစားပေးလေရှိကြတယ်ဒါလေးမြင်ခဲ့ဖို့ဒါကြောင့်ပါရမီရှင်ကြီးများသည်ကာယကံဝစီကံကောင်းအောင်အမြဲတမ်းလေ့ကျင့်လေရှိကြတယ်မိမိကာယကံမိမိရဲ့ဝစီကံနဲ့ဘတော်မှာသူများကိုမထိခိုက်ဆိုင်ရောဒါကြောင့်ပြန်ကြည့်မယ်ဆိုရင်စီးပွားရေးပါရမီရှင်ကြီးများသည်စီးပွားရေးထိခိုက်ခြင်းထိခိုက်ပါစေပြက်ခြင်းပြက်သွားပါစေတီလာတော့အပြက်မခံဘူးအဲ့ဒီလိုစောင့်ထိန်းတာကိုကျမတို့ကတီလာပါရမီလို့ကျမတို့သုံးမယ်ဟုတ်ပြီနော်ဒီအဆင့်ကစီးပွားရေးဆိုတဲ့အတွက်ကြောင့်ပြင်စည်းဥစ္စာဘိုင်းနဲ့ဆိုင်လားမဆိုင်ဘူးလားဒါကြောင့်စီးပွားခြင်းပြက်ခြင်းပြက်ပါစေတီလာလုံးဝအပြက်မခံဘူးဒီလိုမျိုးပြည့်စည်ဥစ္စာပိုင်းနဲ့ကြုံလာမယ်ကြုံလာတော့လေတီလာအပြက်မခံရင်ဒီတီလာကိုဘာလို့သုံးလဲဆိုရင်ပါရမီတီလာလို့သုံးမယ်တနည်းအားဖြင့်ပြောရင်တီလာရိုးရိုးပါရမီဖြစ်တယ်ပေါ့ဟုတ်ပြီနော်နောက်တစ်ချက်ကိုလက်အင်္ဂါတွေဖြစ်လာပြီအင်္ဂါကိုလက်အင်္ဂါအသွေးအသားကျန်းမာရေးတွေနဲ့ကြုံလာရင်ကျမ်းမာရေးပြက်ထလာထိခိုက်ခြင်းထိခိုက်ပါစေလက်ချေအင်္ဂါအသွေးအသားတွေထိခြင်းထိသွားပါစေတီလာရောအပြက်မခံဘူးလက်ဖြတ်ရမယ်လက်အပြက်ခံလိုက်မယ်ခြေတော့ဖြတ်မယ်ခြေတော့အပြက်ခံလိုက်မယ်တီလာကိုရောအပြက်မခံရင်ဒီတီလာမျိုးကိုတီလာဥပပါရမီလို့သုံးသွားမယ်နောက်ဆုံးအသက်ဘေးနဲ့ကြုံရင်အောင်မှအသက်သေးခြင်းသေပလိစေမိမိရဲ့တီလကိုအပြက်မခံနာကိုတော့တီလပရမတ္ထပါရမီဒါကြောင့်ဓမ္မမိတ်ဆွေတို့တည်ပြီးသားပြည့်စည်စွန့်ရင်မူလဟုတ်လားဥစ္စာစွန့်လာပြည့်စည်စွန့်ရင်မူလလက်ချေစွန့်လာရင်တီဥပဟုတ်လားအသက်စွန့်လို့ရှိရင်ပရမတ္ထဒါကြောင့်ပစ္စည်းနဲ့ဆိုင်နဲ့စီးပွားရေးတွေနဲ့ကြုံအောင်တော့ပစ္စည်းအဆုံးဆုံးခံသွားမယ်တီလာတော့အပြက်မခံဘူးမလိမ်မှုမညာဘူးရှားပေါ်မြက်ပေါက်ချင်းပေါက်သွားပလိစေသူများမိုးခါရီတောက်လို့တော့ကိုလိုက်မတောက်ဘူးကိုစားနေတဲ့ထမင်းလုံလေးတွေဖွေးနေတာပဲလိုလားတယ်ဟုတ်ပြီနော်သူများရဲ့မြက်ရည်ပေါက်ကြီးငယ်ကြပြီးမှသူများရဲ့အသက်တွေနဲ့ရင်းနေပြီးမှသူများရဲ့အိမ်တော်ရေးတွေပြည့်စည်ပြီးမှရလာတဲ့စေဘွားဥစ္စာဘရောမှမယူဘူးလို့တီလအပြည့်မခံရင်ဒီတီလသည်တီလပါရမီပဲဟုတ်ပြီနော်နောက်တစ်ခုကိုလက်အင်္ဂါတွေနဲ့ဖြတ်တောက်ရမှာဖြစ်တဲ့အတွက်ကြောင့်ဒီအစာလေးစားလိုက်ပါဒီအလုပ်ကလေးလုပ်လိုက်ပါဆိုရင်လေလက်ဖြတ်ချင်းပြက်ခေါင်းဖြတ်ချင်းပြက်ကြိတ်တာလုတ်သွားမိမိရဲ့တီလတော့အထီးမခိုက်မခံဘူးကျမတို့ဂျေဇုတော်ရှင်ညောင်လေးပင်ဆရာတော်ဖရာကြီးနဲ့ပတ်သက်ပြီးတော့ကျမတို့ဆရာကြီးဥတုခရဲ့ဟလာရဟန်းစားတဲ့စွန့်တင်တဲ့မြတ်မှာတွေ့ဘူးသားပဲဒါရကတို့ကသာသနာဝင်ထမ်းဟုတ်လားဒါရကတို့ကနိုင်ငံဝင်ထမ်းဘုန်းကြီးတို့ကသာသနာဝင်ထမ်းဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ဂျောကအခြေအနေနဲ့တုံးဆောင်ထားတဲ့စေးတွေနဲ့ကမမျှတာတဲ့အတွက်အောင်ရှင်ဖုရားဒီကွေကောအုပ်စိညစာလေးအနေနဲ့ဥပုပ်ကူခဏချပြီးတော့တီလာကိုချပြီးတော့ခဏလောက်ဖုံးပေးပါဆိုတော့လက်ခံလားလက်မခံအသက်သေးခြင်းသေပလေးစေဘုန်းကြီးတို့ကတော့ဖះရရဲ့စကားကိုပဲနားထောင်မယ်ဝီနီးတိတ်ခါကိုသာလိုက်မယ်ဒီတီလာတော့အပြက်မခံဘူးဆိုပြီးတော့လုံးဝမဖုံးပေးဘူးစေးတွေသာတောက်ချင်းတောက်ထိုးချင်းထိုးအဲ့ဒီလိုအပြက်မခံမဲနဲ့အသက်ပေပဲကြုံနေအောင်မှစွန့်လွတ်သွားတာဘာတီလာဒီလုတ်သွားတာလေတီလာပရမတ္ထပါရမီဒါကြောင့်ဓမ္မမိတ်ဆွေတို့ကျမတို့ဒီလေရိုးရိုးတီလာအနေနဲ့စောင့်ထိန်ပါလားပါရမီတီလာအနေနဲ့စောင့်ထိန်ကြမလားဆိုရင်ကျမတို့တွေကပါရမီမြောက်အောင်စောင့်ထိန်ကြမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့ကတော့အသက်အထီတော့မလိုအပ်ပါဘူး။နော်သို့တော်လေကိုနဲ့တီလာကိုတော့စာမရီသားကောင်ကမိမိအမီးစံကိုစောင့်ရှောက်ပြီးတကယ်တော့တလုံးဒီတော့မျက်စိရှိတဲ့ပုံကိုယ်ဒီကျန်တဲ့မျက်စိကိုမပြည့်အောင်စောင့်ရှောက်သလိုမိခင်ဒီတူဦးဒီတော့သားကိုစောင့်ရှောက်သလိုကျမတို့လည်းကိုတီလာကိုနိုင်စွမ်းတည်း၍စောင့်ရှောက်ခဲ့ဖို့ဖြစ်ပါတယ်။နားလည်ပါပြီနော်။โอเคအဲ့တော့ကျမတို့မနေ့တော့ကကျမတို့ကြည့်ခဲ့တဲ့အပိုင်းလေးကိုနည်းနည်းလေးဆက်ကြည့်မယ်အဲ့တော့မနေ့တော့ကကြည့်ခဲ့တဲ့အပိုင်းလေးကိုမကြည့်ခင်မှာနည်းနည်းလေးဆက်လိုက်ပါဦးမယ်ပါရမီကျင့်စဉ်လေးသဘောနည်းနည်းပြောမယ်သီလနဲ့ပတ်သက်ပြီးတော့အခုပါရမီကျင့်စဉ်အနေနဲ့တင်လာတဲ့အခါမှာပါရမီနှစ်ခုပဲရှိသေးတယ်ဒါနပါရမီရဲ့ သီလပါရမီနှစ်ခုရှိတယ်အဲ့တော့ဒါနပါရမီသီလပါရမီနိက္ခမပါရမီအစရှိသည်ဖြင့်ပါရမီ10ပါးရှိတဲ့နေရာမှာအဲ့ဒီ10ပါးလုံးသည်ကြည်စင်နေနဲ့မြတ်စွာဘုရားဟောတာလားဟောစင်နေနဲ့ဟောတာလားဖြစ်စင်နေနဲ့ဟောတာလားနည်းနည်းပြန်မေးကြည့်ကြံသေးလို့ပါပါရမီ10ပါးဆိုတာဒီဟောစဉ်တက်တက်နဲ့ဟောရင်ဒေသနဲ့ကမာနီးဟုတ်တယ်လားဟုတ်တယ်เนาะကြည်စင်နေနဲ့ဟောခဲ့ရင်ပฏิပတ်တိကမာနီးဟုတ်တယ်เนาะဖြစ်စင်နေနဲ့ဟောရင်ပဝတ်တိတ်ကမာနီးဆိုတော့ကျမပြောခဲ့ပြီးပါရမီ10ပါးကိုဒါနသီလနိက္ခမပညာဝရိယအစရှိတဲ့ပြင်ဟောသွားတာဒီကြည်စင်လားဟောစဉ်လားဖြစ်စင်လားဟောစဉ်ကျင့်စဉ်မဟုတ်เนาะဒါကြောင့်ဟောစဉ်ဖြစ်တဲ့အတွဲကြောင့်နံပါတ်1အနေနဲ့ဒါနပါရမီဟောခဲ့တယ်နံပါတ်2ကသီလပါရမီဟောထားတာဖြစ်တဲ့အတွဲကြောင့်ကျမတို့ကဟောစဉ်အနေနဲ့တော့1ဒါန2သီလ3နိက္ခမဒီလိုဟောသွားတာဟုတ်တယ်เนาะနိက္ခမဟောသွားတော့လေဒါကိုကျင့်စဉ်လို့ထင်ထားရင်မှားသွားတော့မယ်ကျင့်စဉ်လို့ထင်ရင်ဒါနပြီးရင်သီလသီလပြီးမှနိက္ခမနိက္ခမပြီးမှပညာအဆင့်ဆင့်သွားမိမယ်တကယ်တော့ဒါသည်ကျင့်စဉ်မဟုတ်ပါဟောစဉ်ဖြစ်ပါတယ်ဒါကြောင့်ကျင့်စဉ်အရကျင့်ကြမယ်ဆိုရင်ဘယ်ပါရမီကစကျင့်မလဲဆိုနံပါတ်1သီလပါရမီကနေစကျင့်ရမယ်ဒါမြင်စေဖို့ဟုတ်ပြီနော်ဒါနပြီးမှသီလကိုကျင့်ရမှာမဟုတ်ပါဟုတ်ပြီเนาะဒါနပါရမီပြီးမှသီလပါရမီကို now step အနေနဲ့ကျင့်မယ်ဆိုရင်မဟုတ်ပါတကယ်အမှန်ကသီလပါရမီပြီးမှသာလင်ဒါနပါရမီကိုကျင့်ရပါလိမ့်မယ်ဒါလေးတစ်ချက်မှတ်ခဲ့ဖို့ပါဘာကြောင့်လဲကျမတို့တွေကသာသတိမထားမိတော့လဲကျမတို့ရဲ့ဆရာများဖြစ်ကြတဲ့เนาะဆရာတော်တန်ကတော့အရှင်သူမြတ်များသည်ကျမတို့တွေဒါနပြုမယ်လို့ပြုတိုင်းပြုတိုင်းဘာအရင်လောက်ခိုင်းလဲသီလစောက်တည်ခိုင်းနေဒါမြင်နေရမှာဟုတ်ပြီနော်ထို့နည်းတူစွာပဲကျမတို့ဘာဝနာကုသိုလ်တွေပြုကြမယ်ဆိုပါစို့ဒါဘာဝနာပိုင်းပေါ့ဘာဝနာပိုင်းဖြစ်တဲ့အတွက်ကြောင့်ဒီဘာဝနာပိုင်းမှာနိက္ခမပါရမီတွေပါတယ်အကုန်ပါတော့မှာပေါ့နော်ဒီဘာဝနာကုသိုလ်တွေစုပြုကြမယ်ဆိုရင်လေဘာဝနာကုသိုလ်တွေမပြုလုပ်ခင်ဘာလုပ်ခိုင်းတာပဲလေသီလစောက်တည်တာဒါကြောင့်ရိတ်တာတွေမှာတရားဝင်တဲ့အခါမျိုးကြလို့ရှိရင်ကျမတို့သီလတွေစောက်တည်တယ်ပြီးတော့ဘာဝနာတွေဆက်လုပ်ကြတယ်ထို့နည်းတူသာပဲဒါနပြုမယ်ဆိုရင်လေသီလအရင်ဆုံးစောက်တည်တယ်ဘာကြောင့်လဲအဲ့ဒီလိုသီလတွေအနေနဲ့မိမိရဲ့ကာယကံဝစီကံကောင်းအောင်ပြုလုပ်လိုက်တဲ့ဒီသီလကြောင့်ပြုလုပ်လိုက်တော့စွန့်ကျဲစွန့်လွတ်အပ်တော့ပစ္စည်းဝတ္ထုအစရှိတာတွေအကုန်လုံးဒီပေးကမ်းခြင်းဆိုတဲ့ဒီဒါနတွေပို၍ပို၍စင်စင်ကြဲကြဲဖြစ်တယ်။ကိုယ်ကာယကံဝစီကံစင်ကြဲတဲ့အတွက်ကြောင့်ကိုယ်ဆွတ်လွတ်လိုက်တော့ပစ္စည်းဝတ္ထုเนาะအကုန်လုံးဒီလေစင်စင်ကြဲကြဲဖြစ်တဲ့အတွက်ကြောင့်ဒါနပြုမယ်ဆိုရင်သီလအရင်စောက်တည်ပါ။ဘာဝနာကုသိုလ်တွေလုပ်မယ်ဆိုရင်လည်းသီလကိုအရင်ဆုံးစောက်တည်ရတဲ့အတွက်ကြောင့်နံပါတ်1ကျင့်စဉ်သည်သီလပါရမီဖြစ်ပါတယ်ဒီလိုမြင်ခဲ့စေချင်တယ်ဟုတ်ပြီနော်ဒါပါရမီကျင့်စဉ်ပါရမီနှစ်ပါးပဲသင်ထားသေးတဲ့အတွက်ကြောင့်လောလောဆယ်ဒီလောက်ကလေးကိုအရင်ဆုံးကြည့်ရပါမယ်အဲ့ဒီတော့ကျမတို့ဒီသီလပါရမီကိုအရင်ကျင့်ပြီးတော့မှဒါနပါရမီဆိုတာဆက်ပြီးတော့ပြုရပါတယ်ဒါလေးကိုမြင်ခဲ့ပြီးတော့ဒါနသည်လဲဘာလို့ရတာလဲဆိုရင်စွန့်လွှတ်ရတာပဲအဲ့ဒီမှာရှေ့တုန်းကကျမတို့သင်ခဲ့တာကဒါနနဲ့ဘာနဲ့ကျမတို့နှိုင်းရှင်ခဲ့လဲဆိုရင်နိဗ္ဗာန်နဲ့နှိုင်းရှင်ခဲ့လားမနှိုင်းရှင်ခဲ့ဘူးလားနှိုင်းရှင်ခဲ့တယ်နိဗ္ဗာန်ဆိုတာပါရမီရှင်ကြီးတွေဟဲ့လားမဲ့ဖို့နိဗ္ဗာန်ရလို့သူတိုင်းဖြည့်ကျင့်ရတဲ့အလုပ်တွေကိုပါရမီလို့သုံးတဲ့အတွက်ကြောင့်ပါရမီရှင်ကြီးများရဲ့နောက်ဆုံးပန်းတိုင်ကိုပြောပါဆိုရင်နိဗ္ဗာန်ပဲနိဗ္ဗာန်ဆိုတာဘာကိုစွန့်လွတ်ရတာလဲဆိုနိဗ္ဗာန်ဆိုတာဒီစွန့်လွတ်တာပဲစွန့်လွတ်ခြင်းဒီဘာကိုစွန့်လွတ်လဲဆိုနိဗ္ဗာန်ဒီယုံနံခန္ဓာတွေတိုင်အောင်စွန့်လွတ်ရလားမစွန့်လွတ်ရလားဒါကြောင့်စွန့်လွတ်မှုရဲ့အဆုံးသည်နိဗ္ဗာန်ဖြစ်တယ်လို့စွန့်လွတ်မှုရဲ့အစသည်ဒါနဆိုတာကျမတို့လေ့လာခဲ့ပြီဟုတ်ပြီနော်အဲ့ဒီမှာဘာကိုစွန့်လွတ်လဲဆိုရင်ပစ္စည်းဝတ္ထုတွေသာသမီဇနီးမယားတွေလက်ချေငါအသွေးအသားအသက်ယုံနံတိုင်အောင်တွေ့နေသောလောဘတဏှာကိုစွန့်ရလားမစွန့်ရဘူးလားလောဘတဏှာကိုစွန့်လွတ်သောလေးကျင့်ငန်းရဲ့အစသည်ဒါန ทุนี้ดูสว่าโลภะตัณหาตเวตามุฤကိုสွန့်လွတ်လိုက်တဲ့အခါမှာตัณหานิโรธောนิพพานံตัณหาမရှိရာဒီนิพพานပဲตัณหาချုပ်ငိမ့်သွားတာนิพพานဖြစ်တဲ့အတွက်ကြောင့်ตัณหาสွန့်လွတ်မှုတွေရဲ့အဆုံးဒီကျွန်တော်တို့မနေ့တုန်းကသိခဲ့ပြီယောတတ္တာเยวะตัณหายาอเตตวิรากะนิโรธောสาโกปฏินิเทศกောมุฏฐิอนาลโยဆိုတဲ့အတွက်ကြောင့်นิพพานဆိုတာဒီตัณหาကနေอปี้ดันลွတ်မြောက်သွားရမဟုတ်ဘူးလားဒါကြောင့်ဆွလွမှုအဆုံးတဏှာရဲ့လွတ်မြောက်မှုအဆုံးဒီနိဗ္ဗာန်ဖြစ်တဲ့အတွေ့အကြောင်းဒီဒါနနဲ့နိဗ္ဗာန်ကိုတင်စားခဲ့တယ်လို့အခုသီလသည်လေနိဗ္ဗာန်ဆိုတဲ့ပန်းတိုင်တိုင်းပဲသွားလိမ့်မယ်ပါရမီလမ်းကြောင်းတိုင်းပဲသွားမယ်ဒါကြောင့်ဒီနိဗ္ဗာန်ဆိုတဲ့ဆွလွမှုအဆုံးတဏှာရဲ့လွတ်မြောက်ရာနိဗ္ဗာန်ကိုဥတည်ပြီးတော့ပြုလုပ်သောဒါနတို့သည်ရိုးရိုးဒါနမဟုတ်တော့ဘဲနဲ့ပါရမီဒါနဖြစ်တယ်လို့ပဲနိဗ္ဗာန်ဆိုတဲ့တဏှာဆွလွမှုအဆုံးနိဗ္ဗာန်ကိုဥတည်ပြီးတော့စောက်တည်အပ်သောသီလသည်လည်းပါရမီသီလပဲဒါကြောင့်သီလနဲ့နိဗ္ဗာန်လည်းနှိုင်းရှင်ပြောတော့မယ်သီလကလည်းစွန့်လွတ်တာပဲဘာတွေကိုစွန့်လွတ်လဲဆိုရင်ဒါနတော့ကစွန့်လွတ်တဲ့နေရာမှာဘာကိုစွန့်လွတ်လဲဆိုရင်ပစ္စည်းဝတ္ထုတွေကိုစပြီးတော့စွန့်လွတ်ရလားမစွန့်လွတ်ရဘူးလားပစ္စည်းဝတ္ထုတွေစွန့်လွတ်ရတယ်ပုဂ္ဂိုလ်တတ္တဝါတွေမှာတွေ့တဲ့လောဘကိုစွန့်ရတယ်သီလကလည်းစွန့်လွတ်ရတာပဲဒီနေရာမှာသီလဖြစ်သွားပြီဆိုရင်သီလသည်လေဘာကိုစွန့်လွှတ်မလဲသီလကကြတော့မိမိရဲ့ကာယကံဝစီကံမှာဖြစ်လာမယ်သူကအကုသိုလ်တရားတွေကိုစွန့်လွှတ်ရတယ်မိမိရဲ့ကာယကံဝစီကံမှာဖြစ်လာမယ်အကုသိုလ်နံတရားတွေကိုစွန့်လွှတ်ရတယ်သူကကြတော့ရုပ်ဝိထုတွေကိုစွန့်လွှတ်တာမဟုတ်သူကနံတရားတွေစွန့်လွှတ်တယ်ဘာနံတရားတွေကိုစွန့်လွတ်လဲခုနကပြောသွားပြီလောဘတရားတွေစွန့်လွတ်ယူရတယ်ဒေါသတရားတွေကိုစွန့်လွတ်ယူရတယ်မောဟတွေကိုစွန့်လွတ်ရလားမစွန့်လွတ်ရဘူးလားဒီလောဘကိုစွန့်လွတ်မှပါဏာတိပါဒဟုတ်လားကာမေတုမိစ္ဆာစာရအဘိဇ္ဇာအစရှိတဲ့အကုသိုလ်တရားတွေမလုပ်တော့သူ့ကိုစွန့်မှတတ်ချင်းဟုတ်လားသူများအိမ်ရာဖျက်ဆီးခြင်းတရားတွေအကုန်လုံးမဖြစ်တော့ဒေါသကိုစွန့်မှဒီလောဘကိုစွန့်မှကာမိတုမိစ္ဆာစာရတွေဖြစ်တယ်လို့ဒေါသကိုစွန့်မှပါဏာတိပါဒပြုဒဝါစာဗျာပါဒဆိုတဲ့ဒုစရိုက်စွန့်လွန်ပြီးသားဖြစ်တယ်။မောဟကိုစွန့်လွန်ရင်ဒီအမှုတွေကိုလုံးဝမလုပ်တော့ဘူး။မောဟအငြင်းရမ်းပါ။ဒါကြောင့်မြင်ခဲ့ရမှာသီလကလည်းဘာလုပ်တာပဲလဲစွန့်တာပဲ။ဘာကိုစွန့်လဲပစ္စည်းဝတ္ထုဆိုတဲ့ရုပ်ဝတ္ထုတွေစွန့်တာမဟုတ်ဘူး။ဘာကိုစွန့်တာလဲကာယကံဝစီကံမှာဖြစ်မယ်အကုသိုလ်နံတရားတွေကိုစွန့်ရမှာဒါလေးမြင်ရမယ်အဲ့ဒီလိုစွန့်နိုင်မှကိုယ့်ရဲ့ကာယကံကိုယ့်ရဲ့ဝစီကံနဲ့ဖြူစင်လာလေလေနာကြီးကိုပယ်လာနိုင်လေလေဟာလာနာငယ်နဲ့နီးလေလေဆိုတဲ့အတွက်ကြောင့်နိဗ္ဗာန်နဲ့နီးလာမယ်เนาะဒါလေးကိုမြင်ခဲ့ရမယ်ဒါကြောင့်သီလကျင့်စဉ်ကလည်းဘာကိုဥတည်တာပဲလေနိဗ္ဗာန်ကိုဥတည်တဲ့အတွက်ကြောင့်ဒါလည်းပါရမီကျင့်စဉ်မှာပဲနားလည်ပြီဟုတ်ပြီနော်ဒါကြောင့်အခုကျမတို့ဓမ္မမေးဆွေတို့ဒီမနေ့တော့ကကြည့်ခဲ့တဲ့နေရာမှာ၅ပါးသီလခန္ဓာလေးပြီးသွားခဲ့ပြီ၅ပါးသီလခန္ဓာလေးကိုနည်းနည်းလေးကျမတို့ပြန်ကြည့်မယ်၅ပါးသီလလို့ပြောထားတဲ့အတွက်ကြောင့်မိမိရဲ့ကာယကံဝစီကံကိုကောင်းအောင်လေ့ကျင့်တဲ့နေရာမှာဒီ၅ပါးသီလသည်စောင်သီလလားရှောင်သီလလားရှောင်သီလာရှောင်သီလာကိုပါဠိလိုဝရိတသီလာဝရိတသီလာဆိုတဲ့ဒီရှောင်သီလာမှာအခြေခံအုတ်မြစ်အနေနဲ့၅ပါးပြောထားတယ်သို့တော်လည်းဒီကနေ့အသေးစိတ်ကလေးနည်းနည်းထည့်ပြောမယ်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားဟောကြားအပ်သောတရားဓမ္မတွေဒီကျေးဇူးတော်ရှင်မြတ်စွာဘုရားကိုကျမတို့ကဘုရားလို့တင်စားတယ်ဟုတ်ပြီနော်သစ္စာ၄ပါးတရားကိုမိမိကိုယ်တိုင်လည်းသိတယ်တတ္တဝဝိနည်းတွေကိုလည်းအိုနာတေကလွတ်ရတရားတွေကိုသိစေတဲ့အတွက်ကြောင့်ဘုရားလို့သုံးတယ်ဒီဘုရားဆိုတဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့စကားတွေကိုဘာသာလို့သုံးတယ်ဘုရားရဲ့စကားကိုလိုက်နာတဲ့ပုဂ္ဂိုလ်တွေကိုတတ်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်တွေအကုန်လုံးကိုဘုရားဘာသာဝင်လို့သုံးတော်လဲဘုရားရဲ့အစုံးမှစကားကိုကျမတို့ဓမ္မမိတ်ဆွေတို့လို့မြန်မာလူမျိုးတွေပဲလိုက်နာရမှာလားမြန်မာလူမျိုးတွေပဲလို့ကန့်သက်ချက်ကိုရှိသလားအာဗုဒ္ဓဘာသာကိုမိယိုးဖလာဆိုတဲ့အတိုင်းအဘိုးဘွားမိဘတွေတဲ့ကအစင်ဆက်ကိုးကွယ်ခဲ့တဲ့ပုဂ္ဂိုလ်တွေသာဖျားစကားနားထောင်ရမယ်ကြံနဲ့ကြံနဲ့ဘာသာတွေစကားတွေကိုလိုက်နာတဲ့ပုဂ္ဂိုလ်တွေနားမထောင်ရဘူးလို့ကန့်သက်ချက်ကိုရှိလားဒါကြောင့်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့စကားအစိုးမတို့ဒီဓမ္မပါပဲဓမ္မဆိုတဲ့အတွက်ကြောင့်ကြည်ကြံတဲ့ပုဂ္ဂိုလ်တွေအကုန်လုံးကိုပိဿုပံတမလွန် တန်တရာအကုန်လုံးကိုဆင်းရဲတွေကလွတ်စေတာကိုဓမ္မလို့သုံးတယ်ဒီဓမ္မဒီဘာသာမရွေလူမျိုးမရွေလိုက်နာလို့ရလားမရအောင်လားဒါလေးမြင်ခဲ့ဖို့ဒါကြောင့်တဲ့ဖခင်ရဲ့အစိုးမမှာမိမိမှာတွေ့တာနေတဲ့ပစ္စည်းဥစ္စာတွေတာသမီးဇနီးမယားတွေကိုစွန့်လွတ်တာတွေပြုရတယ်လို့ပဲအစ္ဆတ်တာမိမိနဲ့ဆိုင်လာရင်မိမိရဲ့ကာယကံဝစီကံတွေကောင်းအောင်လေးကျင့်မယ်ဆိုတဲ့အခါမှာစစွာဘုမလေးကျင့်လာမယ်အဖေဗုဒ္ဓဘာသာအမေဗုဒ္ဓဘာသာအဖိုးဗုဒ္ဓဘာသာအဖွားဗုဒ္ဓဘာသာမဟုတ်လို့ဖယတရားတန်ခါကိုကိုးကွယ်ပါတယ်ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတန်ခံတရဏံကိစ္ဆာမိလို့တရဏဂုံကိုတော့ခံယူစောက်တည်ထားတော်လဲတိတိပပဘာတွေလိုက်လာမှန်းလဲမသိသေးဘူးဘာတွေရှောင်ကျင်ရမှန်းလဲမသိဘူးဘာကိုလဲဆောင်နိုင်ရမှန်းမသိဘူးနာမီခံကတော့အဖေအမေဘိုးဘွားဆင်ဆက်ထဲကဖယားကိုကိုးကွယ်တယ်တရားကိုးကွယ်တယ်တန်ခါကိုးကွယ်တဲ့အတွက်ကြောင့်ဗုဒ္ဓဘာသာဖြစ်နေတာတွေရောမရှိဘူးလားအဲ့ဒါတွေကိုမိယိုးဖလားဗုဒ္ဓဘာသာလို့သုံးတယ်မိဘဘိုးဘွားအစဉ်ဆက်ထဲကယတနာသုံးပါးကိုကိုးကွယ်တဲ့တတ်တာလေးတော့ရှိထားတယ်ဘာကြောင့်ကိုးကွယ်မှန်းလဲဖယားကြောင့်လည်းမသိဘူးဖယားဟုတ်ခဲ့တဲ့တရားဓမ္မတွေဆိုဘာမှန်းလဲမသိတန်ခါဆိုတာလည်းဖုံးကြီးပါပဲလို့တန်မှန်လေးသင်္ကန်းဝတ်တာလေးတော့ကိုပဲတန်ကာလို့ထင်နေတာလေအများကြီးအဲ့ဒါမျိုးဆိုရင်ဒါသည်တတ်တာတော့ရှေ့ထားတယ်ပညာမပါတဲ့အတွက်ကြောင့်ဒါကိုတတ္တာဗုဒ္ဓဘာသာဝင်လို့ပဲသုံးတယ်ဒါကြောင့်ကျမတို့အားလုံးသည်တတ္တာဗုဒ္ဓဘာသာဝင်တနည်းမေယိုးဖလာဗုဒ္ဓဘာသာဝင်နေဖြစ်နေကြတာများတယ်ဒီလိုပုံကိုတယောက်ကနေထဲထဲဝဝင်နဲ့ဖခင်အကြောင်းကိုကိုသိဝင်ရလာပြီဖခင်ရဲ့အစိုးမတွေအကြောင်းကိုသိလို့စိတ်တွေပြင်းပြလာပြီဘာတွေဟောတယ်လဲဆိုတာလေးလာလေးလာတာနဲ့မြအခြေခံလေးကအစပြန်လေးကျင်တော့မယ်ကိုယ့်ရဲ့ကိုယ်ကိုကောင်းအောင်စောင့်ထိန်တော့မယ်မိမိကာယကံဝစီကံကောင်းအောင်စောင့်ထိန်မယ်ဆိုတဲ့ပုံကိုများအတွက်ကျင့်စဉ်ကိုကျေးဇူးတော်ရှင်မြတ်စွာဘုရားအလွယ်ကနေစလေးကျင်ပေးတယ်အဲ့ဒီကျင့်စဉ်လေးကဘာလဲဆိုရင်နံပါတ်1အနေနဲ့ပြောလို့ရှိရင်စစွာဦးမိမိရဲ့ကာယမမိရဲ့ကာယကံမှာဒုစရိုက်သုံးပါးကိုရှောင်ခိုင်းတာကိုလေ့ကျင့်ခိုင်းလိုက်တယ်။အရင်ဆုံးလေ့ကျင့်မှုသီလကျင့်စဉ်ကိုတင်လိုက်တဲ့နေရာမှာစစွာဦးနော်ဓမ္မမိတ်ဆွေတို့ကျမတို့ကစစွာဦးအစင်တော့မဟုတ်တော့ဘူး။စစွာဦးမိမိရဲ့မေယိုးဗလာဗုဒ္ဓဘာသာဝင်ဖြစ်စေကမှုစနစ်တကျကိုယ်ကာယကံဝစီကံကောင်းအောင်စင်ကြယ်တဲ့စင်ကြယ်အောင်လေ့ကျင့်မယ်ဆိုဒီကစပဲ။ဒါမှမဟုတ်ဗုဒ္ဓဘာသာဝင်မဟုတ်တော့လေဘာသာကြားဖြစ်နေမယ်။လူမျိုးခြားဖြစ်ခြင်းဖြစ်လိမ့်မယ်။ခုမှဖျားဆုံးမကိုတက်ဝင်ယုံကြည်ပြီးလေ့ကျင့်မယ်ပုဂ္ဂိုလ်များအတွက်အခြေခံကျင့်စဉ်အနေနဲ့အရင်ဆုံးကာယဒုစရိုက်သုံးပါးကိုရှောင်ကျင်မှုကိုစလေ့ကျင့်ခိုင်းတယ်။လေ့ကျင့်တဲ့အတွက်ကြောင့်နံပါတ်1စောင့်ထိန်ရမှာရှောင်ကျင်ရမှာကသူ့အသက်တတ်ချင်းဆိုတဲ့ပါဏာတိပါတာကိုရှောင်ကျင်ခိုင်းတယ်။တတ်ချင်းပါဏာတိပါတာကိုရှောင်တာဖြစ်တဲ့အတွက်ကြောင့်ပါဏာတိပါတာဝေရမဏိဝေရမဏိရှောင်ကျင်တဲ့သိက္ခာကျင့်စဉ်ကိုတမာရိယာမိကောင်းစွာခံယူစောင့်တည်ပါ၏ဝေရမဏိသိက္ခာပဒံတမာဒီယာမိတမာဒီယာမိကောင်းစွာခံယူစောင့်တည်ပါ၏ဟုတ်ပြီနော်ထို့နည်းတူစွာနံပါတ်1 step အနေနဲ့သူ့ဥစ္စာခိုးခြင်းကိုလည်းရှောင်ကျင်ခိုင်းလိုက်တယ်အဒေနာဒါနကနေရှောင်လိုက်တော့ဒါနာဝေရမဏိသိက္ခာပဒံသမာဓိယာမိနံပါတ်3ကာမေတုမိစ္ဆာစာရာကာမေတုမိစ္ဆာစာရမိစ္ဆာစာရကာမဂုဏ်နဲ့ပတ်သက်ပြီးမှားမှားယွင်းကျင့်ခြင်းမှားဆိုတဲ့အတွက်ကြောင့်စာရာဝေရမဏိသိက္ခာပဒံသမာဓိယာမိဆိုပြီးတော့ပထမ step အနေနဲ့ကာယဒုစရိုက်သုံးပါးကိုရှောင်ကျင်တာကိုလေ့ကျင့်ခိုင်းလိုက်တယ်။ပြီးတဲ့အခါကြလို့ရှိရင်ဘာကိုလေ့ကျင့်မလဲဆိုရင်ဝစီဒုစရိုက်၄ပါးကိုရှောင်ကျင်ခိုင်းတယ်။ဒါလေးကိုပြန်ပြောတော့မယ်နော်။ဝစီကံနဲ့ဒုစရိုက်၄ပါးကိုရှောင်ကျင်မှုပေးလိုက်ပြီ။ရှောင်ကျင်စေတဲ့နေရာမှာဘာလုပ်ရမလဲဆိုရင်ကျမတို့နံပါတ်၄ပဲစတတ်မယ်နော်။မုဒါဝါဒလိန်လေပြောဆိုတဲ့စကားပြောဆိုခြင်းမှလို့ပြောလိုက်မုဒါဝါဒဝေရမဏိသိက္ခာပဒံတမာဒီယာမိပြီးလို့ရှိရင်တယောက်တယောက်ချစ်ချင်းနေမဖြိုခွဲပါနဲ့ဆိုတော့ဂုံးတိုက်တဲ့စကားကိုပိတုနာဝါစာဝေရမဏိသိက္ခာပဒံတမာဒီယာမိခံယူစောက်တည်ခိုင်းလိုက်တယ်ပြီးလို့ရှိရင်နံပါတ်6အနေနဲ့မဟုတ်မမှန်ယုံနေမကပဲနဲ့တယောက်တယောက်နားမှာမခံနိုင်တဲ့စကားကိုဖရုဒဝါစာဖရုဒမဟုတ်ဘူးရှင် พรุทธาวาสาวีรามณีเตขาบรันตมารียาနောက်ဆုံး၄ကျင့်ခန်းအနေနဲ့ဟဲ့လားအကျိုးမရှိတဲ့အနှစ်မဲ့တဲ့ဇကားတွေမပြောပါနဲ့ဆိုတန်ဖတ်ပလာပဝါစာလို့မထည့်ရအောင်ပလာပဆိုတဲ့စကားလုံးကဇကားဖြစ်နေပြီအနှစ်မရှိတဲ့ဇကားပြောဆိုခြင်းမှရှောင်ကျင်ခိုင်းတယ်တန်ဖတ်ပလာပဝီရမဏိတိတ်ခာဗရံတမာရိယာမိဆိုပြီးတော့စောက်တီခိုင်းလိုက်အဲ့ဒီလိုနဲ့လေးကျင်ခန်းဝင်ခိုင်းလိုက်တော့တော်တော်လေးအခြေကျလာပြီဆိုလို့ရှိရင်နောက်ဆုံးအချုပ်အနေနဲ့မလုတ်ခိုင်းလိုက်လဲဆိုရင်ဒီကာယဒုစရိုက်၃ပါးရောဝေစီဒုစရိုက်၄ပါးရောဒီ9ပါးလုံးနဲ့အသက်မွေးဝမ်းကြောင်းချင်းမပြုတ်ပါလို့စောက်တီခိုင်းလိုက်တယ်ရိုးရိုးအချိန်မှာလေးကျင်ခိုင်းလိုက်တယ်ရောက်ရိုးရိုးအချိန်မှာလေ့ကျင့်ရိုးရိုးအချိန်မှာအသားကျလာပြီဆိုရင်စီးပွားရေးဂွင်ရောက်လာရင်တောင်မှဒါကိုရှောင်ခိုင်းလိုက်တဲ့အတွက်မှားရင်းနဲ့အသက်မွေးဝမ်းကြောင်းနဲ့မပြုတ်ပါဘူးဆိုတော့မိစ္ဆာအာဇီဝမိစ္ဆာအာဇီဝဖြစ်တဲ့အတွက်ကြောင့်မိစ္ဆာဇီဝဝေရမဏိတိတ်ခဗရံတမာရိယာမိလို့စောင့်ထင်းခိုင်းလိုက်ဒါသည်အခုမှစင်စင်ကြဲကြဲပထမဆုံးအနေနဲ့ကိုယ်ကာယကံဝစီကံကိုလုံးဝဖြူစင်အောင်လေ့ကျင့်မယ်ဆိုတော့စစွာကိုလေ့ကျင့်မယ်ပုဂ္ဂိုလ်များဘာသာကြားလူမျိုးကြားကစစွာကိုဗုဒ္ဓဘာသာကိုကူးပြောင်းလာသူများလေ့ကျင့်ရမယ်သီလကြီးဘယ်နှချက်လဲ၈ချက်ဒီ၈ချက်ကိုကြည့်ရင်အသက်မွေးဝမ်းကြောင်းလျင်၈ခုမြောက်ရှိတဲ့သီလဖြစ်တဲ့အတွက်ကြောင့်ဒီသီလမျိုးကိုအသက်မွေးဝမ်းကြောင်းနဲ့ရှစ်ခုမြောက်ရှိတဲ့အတွက်ကြောင့်ဒီသီလကိုအာဇီဝဆိုတာအသက်မွေးဝမ်းကြောင်းလားအာဇီဝဆိုတဲ့အသက်မွေးဝမ်းကြောင်းနဲ့ရှစ်ခုမြောက်ဆိုအတ္တမဟုတ်လားအဲ့တော့အတ္တကဆိုတာရှစ်ခုလုံးအသက်မွေးဝမ်းကြောင်းနဲ့ဒါကိုအာဇီဝတ္ထအတ္တမဆိုတာရှစ်ခုမြောက်ဒါကြောင့်အာဇီဝနဲ့ဒီကအထမနဲ့ပေါင်းလိုက်တော့ဒါကိုဖြုတ်လိုက်တော့အာဇီဝတ်ထက်မကတီလာလို့သုံးတယ်ဒီတီလာကိုအာဇီဝတ်ထက်မကတီလာအသက်မွေးဝမ်းကြောင်းလျင်ရှစ်ခုမြောက်ရှိသောတီလာအသက်မွေးဝမ်းကြောင်းလည်းရှစ်ခုမြောက်ရှိသောတီလာလေ့ကျင့်ရမယ့် step ကပထမဆုံးကာယဒုစရိုက်သုံးမှရှောင်တာလေ့ကျင့်ရိုးရိုးအချိန်မှာပဲဝစီဒုစရိုက်၄ပါးရှောင်တာလေ့ကျင့်တယ်။တော်တော်လေးအသားကျလာပြီဆိုရင်အသက်မွေးဝမ်းကြောင်းချိန်မှာတော့မှဒီ9ပါးမဖြစ်အောင်လေ့ကျင့်ရင်ဒါသည်အာဇီဝတ္ထမကသီလ။အဲ့ဒီသီလဒီ၈ခုသည်အခြေပါဒစစွာကိုလေ့ကျင့်တာဖြစ်တဲ့အတွက်ကြောင့်ဒီသီလတွေကိုနော်ပထမဆုံးစင်ကြယ်အောင်လေ့ကျင့်တာဖြစ်တဲ့အတွက်ကြောင့်ဒီသီလသည်အစဖြစ်တဲ့အတွက်အာဒီလို့ကျမတို့ကသုံးတယ်အစစင်ကြယ်အောင်မြင့်မြတ်အောင်လေ့ကျင့်တဲ့အတွက်ကြောင့်အာဒီဗြဟ္မာစရိယသီလလို့လည်းသုံးတယ်ဒါအစစွာကိုလေ့ကျင့်မယ် step ပဲအဲ့ဒီလိုလေးနဲ့တော်တော်လေးကိုလေ့ကျင့်အားကောင်းလာပြီဆိုရင်အဲ့ဒီပုံကိုယ်ကိုအစစ်မြင့်လာပြီအစစ်မြင့်လာတဲ့သီလဖြစ်တဲ့အတွက်ကြောင့်အစစ်မြင့်သီလတွေကိုပါဠိလိုအာဘိတမစာရိကသီလလို့သုံးတယ်။အာဘိဆိုအစစ်မြင့်နေ။အစစ်မြင့်တဲ့အတွက်အာဘိတမစာရိကသီလ။အာဘိတမစာရိကအစစ်မြင့်တဲ့ဒီသီလထဲမှာဘာပါတော့မလဲဆိုရင်နံပါတ်1ကပါဏာတိပါဒပြန်ပါမယ်။နံပါတ်2ကအာရိဏဒါနပါမယ်။နံပါတ်3ကကာမေတုပါမယ်။နံပါတ်4အနေနဲ့မူတာဝါဒပိသုနာဝါစာဖရုတဝါစာတန်ဖတ်ပလာပဆိုတဲ့ဒီဝစီဒုစရိုက်၄ပါးလုံးရှောင်ကျင်တာကိုတစ်ခုတည်းနဲ့ချုပ်ချပလိုက်ပြီအဲ့ဒီလိုချုပ်လိုက်တဲ့အခါမှာနံပါတ်၄အနေနဲ့ဘာဖြစ်သွားလဲဆိုရင်ဒီထဲမှာဒါနံပါတ်၄ချုပ်လိုက်တော့ဒီနံပါတ်၄တစ်ခုတည်းကိုမူတာဝါဒဝေရမဏိတိတ်ခာဗရံတမာရိယာမီလို့ချုပ်ချပလိုက်တယ်ဟုတ်ပြီနော်အဲ့ဒီလိုချုပ်လိုက်ပြီဆိုတဲ့အထဲမှာဒီ၄ပါးဖြစ်သွားတယ်ဒီကုဋ္ဌိဆိုရင်9ခုရှိနေပြီ9ခုကို၄ခုနဲ့ချုပ်လိုက်တယ်ချုပ်လိုက်တဲ့အထဲမှာဒီနံပါတ်၈ဖြစ်တဲ့နံပါတ်၈ဖြစ်တဲ့မိစ္ဆာစီဝဝေရမဏိဒီလေဒီပါဏာတိပါဒဝေရမဏိလို့ချုပ်လိုက်တဲ့နေရာမှာဒီသူ့တည်တက်ချင်းကရှောင်ကျင်တဲ့နေရာမှာရိုးရိုးတွေမကဘူးအသက်မွေးဝမ်းကြောင်းမှာရှောင်ရမယ်ဒီထဲမှာဘာပါလဲမိစ္ဆာစီဝဒီမှာလာပေါင်းလိုက် သူစားခိုးခြင်းကရှောင်းတယ်ရိုးရိုးရှောင်းယုံနေမကဘူးအသက်မွေးဝမ်းကြောင်းချိန်နဲ့ရှောင်းပြီးသားကာမေလည်းဒီတိုင်းပဲမုသာဝါဒဆိုလဲလေးခုစလုံးချုပ်ပြီးသားဖြစ်သွားပြီအဲ့ဒီတော့ဒီ၈ခုလုံးကိုချုပ်ချလိုက်တဲ့အခါမှာဘယ်နှပါးဖြစ်သွားပြီလဲဆိုရင်၄ပါးသီလဖြစ်သွားပြီဟုတ်ပြီနော်အဲ့ဒါအစစ်မြင်လာပြီဒီ၄ပါးဒီ၈ခုလုံးကိုချုပ်ထားတယ်လို့မြင်ထားယုံနေမကဒီထဲမှာပါတဲ့မုသာဝါဒထဲမှာလေညာပြောဆိုခြင်းကရှုံတဲ့အထဲမှာဘာတွေပါပါရမလဲဂုံးတိုက်တာလည်းမပါရအောင်ရှောင်ပြီးသားဖြစ်ရမယ်တန်ညာတန်တန်ပြောတာလည်းရှောင်ပြီးသားဖြစ်ရမယ်တန်ဖတ်ပလာပါလဲအဲ့ဒီတော့ခုန၈ခုလုံးကိုဒီမှာ၄ခုနဲ့ချုပ်ချပလိုက်ပြီဟုတ်ပြီနော်ဒါကြောင့်ဒီ၄ပါးဒီခုန၈ပါးရဲ့အချုပ်လို့မြင်ရမယ်အရိဟာကိုခိုင်မြဲတဲ့ခိုင်မြဲအောင်ဆိုပြီးတော့နာမငါတိခာပုတ်အနေနဲ့ဒီအပေါ်ကစောက်တည်ထားတာတွေအကုန်လုံးမပြည့်စည်သွားစေဖို့ဆိုပြီးတော့သူရာမေရယသူရာဆိုတာတေးကြီးတွေပဲဟုတ်ပြီနော်မေလျော့စေတဲ့တေးကြီးအရက်တွေကိုသူရာမေရယမေဇာပမာဒဋ္ဌာနာဆိုပြီးတော့တေးကြီးအရက်တော်စားခြင်းနေကပါရှောင်ခိုင်းလားမရှောင်ခိုင်းလားရှောင်ခိုင်းတဲ့အတွေ့အကြောင်းဒီသီလဒီဘဏ္ဍပါဖြစ်သွားလေအဲ့ဒီ၅ပါးသီလဒီခုနပြောခဲ့တဲ့အာဇီဝတ္ထမကသီလထက်အစစ်နိုင်လားမြင့်လားအစစ်မြင့်တဲ့အတွေ့အာဘိသမာစာရိကသီလဖြစ်သွားပြီနားလည်ပြီနော်ဓမ္မမိတ်ဆွေများဒါကြောင့်အာဘိသမာစာရိကသီလထဲမှာပထမဆုံးကျမတို့ဓမ္မမိတ်ဆွေတို့ကြင့်တဲ့ဘယ်နှပါးပါသွားလဲဆိုရင်၅ပါးသီလပါသွားပြီဒီထိလိုက်နိုင်လားအခုအဲ့ဒီ၅ပါးသီလမှာမှရှေးတုန်းကသူတော်ကောင်းကြီးတွေဒီခုဒါဓမ္မမိတ်ဆွေတကယ်သဘောပေါက်တယ်နော်ဒီ၅ပါးသီလထဲမှာမှရှေးတုန်းကသူတော်ကောင်းကြီးတွေကဘာလောက်ကြလဲဆိုရင်အဲ့ဒီ၅ပါးထဲမှာမိမိတို့ရဲ့ကြင်ကြံနိုင်မှုကိုယူပြီးတော့နံပါတ်6အနေနဲ့ဝိကာလဘောဇနာဆိုတဲ့တိခဘုတ်ကိုနေလွဲသွားတဲ့နောက်ညစာစားခြင်းကရှောင်ကျင်လိုက်တယ်အဲ့ဒီလိုထည့်လိုက်ရင်ဒါကို6ပါးဖြစ်မသွားဘူးလားအဲ့ဒါကို6ပါးတည်လာပြီရှေးတုန်းကစောင့်ထင်းကြတယ်အဲ့ဒီ6ပါးတည်လာသည်အစာစားခြင်းနဲ့ပတ်သက်ပြီးတော့အဆုံးရှိတဲ့အတွဲကြောင့်ဒီ6ပါးတည်လာကိုเอกาบัตติกาตีลาလို့သုံးတယ်เอกาบัตติกาตีลาဓမ္မမိတ်ဆွေတို့ရဲ့စာအုပ်စာမျက်နှာ30မှာရှိတယ်ရှင်စာမျက်နှာ30ဒီနေ့တိဖို့ပဲเนาะအဲ့ဒါလေးကတိတဲ့လူခဲရင်နဲ့ရှေးတုန်းကဟာလာဖိုးဖိုးဖွားဖွားကြီးတွေအသက်ကြီးလာပြီဆိုလို့ရှိရင်ညစာမစားတော့ဘူးကျမ်းမာရေးအရာရောကျင့်စဉ်အရာရောဒါဆိုရင်အဲ့ဒီငါးခုထဲမှာအိမ်အောင်ရှင်နေပါတယ်နော်အိမ်အောင်ရှင်နေနေနဲ့ကာမေပဲထိန်းထားတယ်နော်ဓမ္မမိတ်ဆွေများကာမေသူမိစ္ဆာစာရကိုထိန်းပြီးတော့ဘာထည့်လိုက်လဲဝိကာလဘောဇနာတိခါဘုတ်ကိုထည့်လိုက်တယ်အဲ့ဒါကိုဧကဗတ္တိကသီလဆိုစာမျက်နှာ30မှာလူတို့သီလအမျိုးမျိုးစွာမြင်ပါလားရှင်အဲ့ဒီထဲမှာဒုတိယ step လေးငါးပါးသီလတွင်ဝိကာလဘောဇနာတိခါဘုတ်ပါထည့်၍စောက်တည်ရတာကိုဘာလို့သုံးလဲဧကပဋ္ဌိကသီလလို့သုံးတယ်နားလည်တယ်နော်တခါတည်းရန်ကြတော့တချို့อ่ะအဲ့လိုမစောက်တည်ဘူးဒီနံပါတ်6ကိုမထည့်ဘူးပေါ့နော်ဒါခဏလေးပြန်ဖြစ်လိုက်အောင်နံပါတ်6ကိုမထည့်ဘဲနဲ့တချို့ကကြတော့ဒီနေရာမှာဒီနေရာမှာဘာထည့်သွားလဲဆိုရင်ကာမေတုမိစ္ဆာစာရအစာဘာပြောင်းသွားလဲဆိုရင်အိမ်အောင်မရှိတဲ့ပုံကိုများအိမ်အောင်မရှိတဲ့ပုံကိုများကြတော့၅ပါးသီလရိုးရိုးမစောက်တည်ဘူးအိမ်တော်မရှိတဲ့ပုဂ္ဂိုလ်များသည်ဇနီးခင်မွန်ပေါင်းသင်းစရာလည်းမလိုဘူးပေါင်းသင်းခြင်းဆိုတဲ့မေထုနာဆိုတဲ့မေထုံမှုလည်းမပြုဘူးမေထုံငယ်ခုနှစ်ပေါင်းကိုလည်းသူမပြုဘူးအပြမစရိယာဆိုတဲ့မမြတ်သောအကျင့်ကိုမမြတ်တာကိုအပြမဟုတ်လားမမြတ်သောအကျင့်ကျင့်တာကိုအပြမစရိယာမမြတ်သောအပြစ်နဲ့ကျင့်ခြင်းကနေရှောင်ကျင်တော့အပြမစရိယာဝေရမဏိတိခါပရံဆိုပြီးတော့၅ပါးတိလနေရာမှာသူကအိမ်အောင်မရှိတဲ့ပုံကိုများဆိုလို့ရှိအပြိုစင်လူပြိုစင်ဘဝအနေနဲ့ကနေပြီးတော့အသက်ရွယ်ကြီးတဲ့အထိမမြတ်သောအကျင့်တွေကျင့်ခြင်းကရှောင်ကျင်တဲ့အတွက်ကြောင့်ဒီတိလ၅ပါးကိုပြမစရိယာတိလလို့သုံးတယ် ငယ်ငယ်လေးတည်းကစောင့်ထိန်ခဲ့တယ်အမျိုးသမီးများဆိုရင်ကောမာရီမြမစရိယာသီလလို့သုံးတယ်အမျိုးသားလူမျိုးလေးတွေအရွယ်ကနေပြီးတော့စောင့်ထိန်ခဲ့ရင်ကောမာရမြမစရိယာသီလလို့သုံးတယ်ကျမတို့ရဲ့ကျေးဇူးတော်ရှင်ကတ္တဗမြတ်စွာဘုရားလက်ထက်တော်တော်ကကတ္တဗမြတ်စွာဘုရားရဲ့ဖာခမီးတော်သည်ကိကိမင်းဟုတ်လားအဲ့ဒီသူ့ရဲ့သမီး9ယောက်ရှိပါတယ်နော်သမီးတော်9ယောက်စလုံးသည်ဒီကတ္တဗမြတ်စွာဘုရားနဲ့ဆိုလို့ရှိရင်ဖအေဒူအမေခွဲပေါ့။ဘာဖြစ်လို့လဲဆိုဘုရားအလောင်းတော်တို့မိသည်ဟဲ့လားတူဒီတော်ပဲဖြစ်ရမယ်။ဘုရားအလောင်းတော်ကိန်းဝတ်ပြီးသားဟဲ့လားဒီဝန်းကြာဒိုက်ကိုလည်းအခြားအခြားပုံကိုယ်တွေမကိန်းဝတ်ရအောင်။အဲ့တော့တမီး9ယောက်ဆိုညီအမ9ယောက်စလုံးဒီကတ္တဗမြတ်စွာဘုရားနဲ့ဆိုရင်အဖေဒူတယ်အမေခွဲ။အဲ့တော့မောင်နှမတွေဖြစ်ကြတယ်နေရာမှာမောင်ညီအမ9ယောက်စလုံးဒီကတ္တဗမြတ်စွာဘုရားမောင်တော်စီမှာသူတို့ဒီဘိက္ခုနီဝတ်လို့တယ်ဒါကြောင့်ဖာကမီတော်ဖြစ်တဲ့ကိကိမင်းကြီးကိုသူတို့ဘက်ကတောင်းမှန်တယ်တောင်းမှန်တဲ့အခါမှာနန်းညွန်းနန်းလျာအနေနဲ့ဒီသမီး9ယောက်ပဲကြံတဲ့အတွက်ကြောင့်ခွင့်မပြုတဲ့အခါမှာသူတို့ညီအစ်မ9ယောက်စလုံးဒီကတ္တဗမြန်စွာဘုရားလက်ထက်တော်မှာလူတို့ရဲ့တက်တန်းဒီအနှစ်2000တန်းရှိတယ်အနှစ်2000ကလည်းပတ်လို့ကောမာရီဗြမစရိယာသီလကိုလုံလုံခြုံခြုံထိန်းသွားကြတယ်တသက်တာပတ်လို့အိမ်အောင်မပြုကြအောင်ညီအစ်မ9ယောက်စလုံးအဲ့ဒီမှာအကြီးဆုံးအမသည်ဂေါရမမြတ်စွာဘုရားလက်ထက်တော်မှာခေမာမိဖုရားကြီးဖြစ်လာပြီခေမာထေရီဆိုပြီးတော့ဖျားပြီးပညာအရာမှာဘိက္ခုနီဘက်မှာအကြီးဆုံးပုဂ္ဂိုလ်လာဖြစ်တယ်ပညာဧတရေရတယ်ဒုတိယသမီးတော်ဒီဥပလုံထေရီဖြစ်လာတယ်တတိယသမီးတော်ဒီဓမ္မရိနာအစဉ်စဉ်သွားလိုက်တယ်နောက်ဆုံးဗဒါစာရီလည်းပါတယ်နောက်ဆုံးအငယ်ဆုံးသောညီမလေးဒီဝိတာခာเจ้าအမကြီးဖြစ်လာတယ်ဒါကြောင့်ရှေးတုန်းကငယ်မူငယ်သွေးဖြူစင်နဲ့အိမ်ယာမတီထောင်သောပုံကိုများသည်ကာမေသူမိစာစာရာလို့မဆောက်တည်တော့ဘာလို့လဲသူကသူ့မှာဇနီးခင်မွန်လည်းမရှိတယ်လို့သူများဇနီးခင်မွန်လည်းတွားပြီးတော့ကျူးလွန်စရာမရှိတော့သူ့အနေမှာအမြဲတမ်းအပြေမစရိယာဝေရမဏိတိခဗလံလို့ဆောက်တည်တယ်ဒီသီလသော၅ပါးကိုဘာလို့သုံးလဲဗြမစရိယာသီလလို့သုံးပါတယ်နားလည်ပြီနော်ဒီသီလကိုဗြမစရိယာဒါကြောင့်ဓမ္မမိတ်ဆွေတွေထဲမှာအိမ်အောင်မပြုတ်တဲ့ပုံကိုယ်တွေပါကောင်းပါပါမယ်နော်အဲ့ဒီပုံကိုယ်များဆိုရင်ရိုးရိုးကာမီသူစုံမဲ့အစားဗြမစရိယာတိတ်ခါပုံကိုယ်စောင့်ထိန်မှာအဗြမစရိယာဝေရမဏိတိတ်ခါဗရန်တမာရိယာမီလို့စောင့်တည်မယ်ဒါကိုဗြမစရိယာသီလငဲမူငဲသွေးငဲစင်တဲကဆိုရင်ကောမာရီဗြမစရိယအသက်ကြီးမှစောက်တည်ရင်တော့ဗြမစရိယရိုးရိုးငယ်စဉ်တည်းကဘာလို့ပြောရင်ကောမာရီငယ်စဉ်တည်းကအပြိုပေါ်ဝင်တဲ့အချိန်လူပြိုပေါ်ဝင်တဲ့အချိန်ကတသက်တာပတ်လုံးလို့ပြောရင်ကောမာရီဗြမစရိယသီလကောမာရဗြမစရိယသီလအိမ်အောင်နေပါလေရှိခဲ့ပြီးပြီဟုတ်ပြီနော်သို့တော်လည်းအသက်ကြီးပိုင်းရောက်လာပြီးပြီနောက်ပိုင်းမှာဘာအိမ်အောင်မှထက်မပြုတ်တော့ဘူးသူကအပြင်းမစရိယထင်းရင်တော့သူ့တော့ဘာပဲတင်မလဲဗြမစရိယသီလပဲသဘောပေါက်လားကောမာရီကောမာရာလို့နာမည်ယူလို့မရအောင်ဓာတိဂုံတစ်ခုပဲဟုတ်ပြီနော်သဘောပေါက်ဖို့ပြောခွင့်မကြုံလို့ခုမှအားပါရပြောရတယ်နော်ကဲနောက်တစ်ချက်အဲ့ဒီမှာမှနံပါတ်6အဲ့ဒီပုံကိုများကအဲ့ဒီထဲမှာမှခုနကကာမေသူမိစ္ဆာစာရပါထားပြီနော်ကာမေသူမိစ္ဆာစာရပါပြီးတော့မှနံပါတ်6ဝိကာလဘောဇနာဆိုပြီးတော့အိမ်အောင်ရှိသောပုံကိုများအသက်အရွယ်ကြီးလာတဲ့အခါမှာဝိကာလဘောဇနာနံပါတ်6ကိုထိန်းတဲ့အခါမှာဧကဗတ္တိကသီလလို့သုံးလားမသုံးလားအဲ့ဒီလိုသုံးတယ်လို့ပဲခုနကဗြမစရိယစောင့်ထိန်းရာကနေပြီးတော့နံပါတ်6ဝိကာလဘောဇနာပါသုံးစောင့်ထိန်းလိုက်ရင်တော့ဒီနေရာမှာဗြမစရိယလည်းပါတယ်လို့ဧကဗတ္တိကလည်းပါသွားတယ်ဒါကိုဗြမစရိယဧကဗတ္တိကသီလဓမ္မမိတ်ဆွေများသဘောပေါက်တယ်နော်6ပါးပြောင်းသွားပုံလေးတတိကြီးရိုးရိုး5ပါးသီလမှာဝိကာလထည့်ရင်ဧကဗတ္တိကရိုးရိုး5ပါးမှာအပြမစရိယတိတ်ခပုဂ္ဂိုလ်စောင့်ထိန်လိုက်ရင်ဗြမစရိယသီလအဲ့ဒီထဲမှာဝိကာလပါထပ်ထည့်လိုက်ရင်ဗြမစရိယဧကဗတ္တိကသီလရှေးတုန်းကပုဂ္ဂိုလ်ကြီးတွေစောင့်ထိန်ကြပါတယ်ဒီထိလိုက်နိုင်လားဒါကြောင့်ဒီနေရာမှာတဲ့ကာမေသူမိစ္ဆာစာရမှာဗြမစရိယနဲ့ပြောင်းလဲတဲ့ဗြမစရိယပြင်စမသီလကိုမြတ်စွာဘုရားဂေါရမမြတ်စွာဘုရားလက်ထက်တော်တော်ကဥက္ကဒကြွေကျင့်သုံးခဲ့ပါတယ်တဲ့မှတ်ချက်လေးပါထားတယ်တွေ့တယ်နော်နောက်တစ်ချက်ဧကဗတ္တိကသီလဆိုတော့ရိုးရိုးသူတော်ကောင်းကြီးတွေစောင့်ထိန်ကြတယ် งามาตีละเดียติขาบูมากามีสาอภิมาสริยาเปียงเลบีวิกาลาโบสนาติขาบูสาวทีสาวทีเทวีสาวทียาเลภิมาสริยาเอกบัตติกตีละกูรอเลยทีเนียมาดมิกาอุบัติกาเยนันดามาดารุจินตุงจาบาเลยอาจารย์มวยมูมาอาซีวาเลนเชคุมยาวซาอุดิอาเรอาซีวุฒิมกาตีละฤทธิ์เดเชอุซวาซาอุดิอาเรด้วยจังอาริปิมาสริยาโลเลขอเรญัญสวาพยาปุญโญมูซินกาละกะลูเมียตยาโรเนเซ็งเนดีเฉิงกะอีอาซีวุฒิมกาตีละภิฮอจาซุ้มมาเกเรนองတွင်ลูเมียตยาโรโกน้าเลยินป้าลาดีเฉิงมากาอาซีวุฒิมกาตีละอะซาบาเปียงตวาเลงาบาตีละตบอปอกบีบ่ดาจังงาบาตีละโกอาบิตมาสาริกะโลต้องเนตบอบาวามะอาซีวิธิมกะเตอะเสมเนดาวตะชั่วน้ําเลจ่าเดคามาตอรอเมียๆดีผิดเกลียะเบเบ้มาผิดจ่าเลซอยอะမျိုးตาริเบ้มาผิดเดหมู่เลตะคู่บาเวဘယ်လိုဖြစ်လဲဆိုတချို့အမျိုးသားတွေကပြောလို့ရှိတယ်အာဇီဝိထမကတီလာတော့ကကာယဒုစရိုက်3ပါးဝစီဒုစရိုက်4ပါးဒုစရိုက်9ပါးကိုရှောင်းတော့9ပါးဖြစ်သွားပြီဟုတ်ပြီနော်ပြီးရင်နံပါတ်8ခုကမိစာဇီဝဝေရမဏိဆိုတော့အတံဝေဘူးလေ8ခုမြောက်ဖြစ်လားမဖြစ်ဘူးလားဒါကြောင့်ဘယ်နှပါးတီလာလဲ8ပါးတီလာဒီ8ပါးတီလာကိုစောင့်ထိန်းတဲ့နေရာမှာသူရာမေရာယတိတ်ခဘုံပါလားမပါထားဘူးမပါတော့တချို့အမျိုးသားတွေကဘယ်လိုပြောလဲဆိုတော့ဒုကမင်းတို့ထက်အစ်မြင့်နဲ့မင်းတို့ကစောင့်ထိန်းတာ9ပါဒုက10ပါဒု10ပါကအရက်တောက်လို့ရလားမရဘူးလားအဲ့တော့တို့ကအရက်ကလေးတောက်လိုက်အာဇီဝိထမကတီလာလေးထိန်းလိုက်ဆိုပြီးအဲ့လိုမျိုးနေတာတွေရောမရှိဘူးလားသူကိုယ်ကိုဂုံယူနေတယ်ဒုကအရက်တောက်လို့ရတယ်10ပါလည်းထိန်းတယ်မင်းတို့ထက်လည်း9ပါထက်လည်းများတယ်ဆိုတော့သို့တော်လည်းအခြေခံမသိလို့တကယ်တော့သူတို့ရဲ့ငါ၈ပါးသည်ကျမတို့ထိမ့်လိုက်ရတဲ့ငါးပါးတည်းအစင်နိုင်သေးတယ်သူတို့ကအာဓိလေးပဲရှိတယ်သဘောပေါက်တော့နော်အဲ့တော့ခုအမျိုးသားများလည်းအဲ့ဒါသဘောပေါက်ပါအာဓိလောက်ပဲမကျင်တတ်ပါနဲ့အာဘိဖြစ်တဲ့ငါးပါးပြောင်းပါဦးဟုတ်ပြီနော်အဲ့ဒီငါးပါးမှာမဗြဟ္မစရိယကာမေတုနေရာမှာအဗြဟ္မစရိယပြောင်းထည့်လိုက်ရင်ဗြဟ္မစရိယပင်စမတီလာဖြစ်သွားမယ်ဟုတ်ပြီနော်အဲ့ဒီထဲမှာဝိကာလဘောဇနာပါထည့်လိုက်ရင်ဗြဟ္မစရိယဧကဗတ္တိကတီလာဖြစ်သွားပြီဒီထိသဘောပေါက်ပြီဆိုရင်၈ပါးတီလာပြောင်းလာပုံလေးဒီကနေပဲသွားတာအဲ့ဒီလိုအလေးအကျအားကောင်းလာတဲ့အခါမှာရှင်းတော့ step by step တက်တယ်အခုဒီ၆ပါးကိုရိုးရိုးသေးသေးထိန်းလို့ရလားမရဘူးလားအဗြဟ္မစရိယတိခပုဂ္ဂိုလ်လည်းအိမ်အောင်ရှိတဲ့ပုဂ္ဂိုလ်တွေလည်းနောက်ပိုင်းမှာအဗြဟ္မစရိယပြောင်းပြီးတော့အသက်အရွယ်ကြီးလာတဲ့အခါပြောင်းလေးခြင်းနဲ့ဝိကာလဘောဇနာကိုလည်းလေ့ကျင့်တော့ဗြဟ္မစရိယဧကဗတ္တိကအဲ့ဒီကမှတဆင်းဘာထည့်လာပြီလဲဆိုတော့နံပါတ်9အနေနဲ့နေစာဂီတာဝါရီတာဝီသူကဒတနအစရှိသည့်ဖြင့်ဒါကိုလည်းစောင့်ထိန်းနေဒါဆိုရင်ခုနှစ်ပါးမဖြစ်ဘူးလားနံပါတ်8အနေနဲ့ဥစ္စာတယေနာမဟာတယေနာဆိုတဲ့မြတ်သောနေရာတွေမြင့်သောနေရာတွေမှာလည်းနေခြင်းကနေရှောင်ခြင်းနဲ့အသေးစိတ်တော့ပြောခြင်းမြင်ရတော့နော်အဲ့ဒီလိုစောင့်ထိန်းလာရင်ဘယ်နှပါးဖြစ်သွားပြီလဲအဲ့ဒီ၈ပါးမှာတတိထားကြည့်ကျွန်မအယောင်ခွဲရေးပေးထားတယ်အာပြမစရိယဒိက္ခဘုတ်ကိုခိုင်မြဲစေဖို့ဝိကာလဘောဇနာဒိက္ခဘုတ်ကိုထိန်းရတယ်အဲ့ဒီအာပြမစရိယဒိက္ခဘုတ်ကိုခိုင်မြဲစေဖို့ပဲနိစ္စဂီတဒိက္ခဘုတ်ကိုထိန်းရတယ်ကရယ်ခုံနေတီဆိုတီးမှုတ်တယ်ကိုယ်တိုင်လဲကတာတွေခုံတာတွေမလုပ်ဘူးတီးပုတ်တာသီဆိုတာမလုပ်တယ်လို့ပဲသူများတွေကိုလည်းမကခိုင်းရဘူးမသီဆိုခိုင်းရအောင်မတီးမုတ်ခိုင်းရဘူးအဲ့ဒီလိုသီဆိုတီးမုတ်ကခုံတာကိုလည်းမကြည့်ရှုရဘူးနားမထောင်ရဘူးနိစ္စဂီတဝါဒီတဝီသူကဒတ်တနဒီထိတစ်ဖက်ပြီးလို့ရှိမာလာပန်းတွေကိုလည်းဒါရဏမပန်ဆင်ရဘူးမာလာကန္ဓာအမွေးနံတွေကိုလည်းမရှူရဘူးဟလားနန္တာပြောင်းနေမိက္ကတ်တွေတဏ္ခါးတွေကိုလည်းမလိမ့်ချေရဘူးဆိုတော့မာလာကန္ဓာဝိလေပနဒီ၃ခုကိုဓာရဏမာလာဓာရဏဒီလိုပြောင်းရမယ်နော်မာလာကန္ဓာဆိုတော့ဒီဘက်ကမာလာကန္ဓာဝိလေပနဒီဘက်ကဓာရဏမန္တနမန္တနဟလားဝိဘုဒ္ဓနာဌာနဝေရမဏိဒိဋ္ဌာရံဆိုအဲ့ဒီလိုလေးစောင့်ထိန်းလိုက်ပြီဆိုရင်ဒါဘာကြောင့်ထိန်းခိုင်းတာလဲဆိုရင်အပြင်းမစရိယဒိဋ္ဌာဘုခိုင်မြဲစေဖို့လို့သိနေခဲ့ရမယ်။ဘာကြောင့်လဲအပြင်းမဆိုတဲ့အတွက်ကြောင့်မမြတ်တော့အကျင့်နေကျင့်ခြင်းကရှောင်ကျင်တဲ့နေရာမှာ မမြတ်သောအကျင့်မှာယောက်ျားမိန်းမနှစ်ဦးသားခံစားတဲ့မေထုနာဆိုတဲ့မေထုံကြီးလည်းပါတယ်။ဒါကြောင့်ကာမေတုမိစ္ဆာစာရရိုးရိုးထိန်းတာကနေအပြည့်မစရိယသိခါဖို့ပြောင်းရင်မိမိဇနီးခင်မွန်ရှိတဲ့သူလည်းအတူတကွာဟလာမေထုံမှုပြုလို့မရသလိုလက်ကင်နာပါကင်နာဘာလုပ်တာဘာမှလုပ်လို့မရတော့ဘူး။နော်မေထုံငယ်လည်းမရတော့ဘူး။ဒါကြောင့်မေထုံကြီးရှိသလိုမေထုံငယ်ခုနှစ်ပါးဟိုဟာထိန်းရတယ်မေထုံငယ်ခုနှစ်ပါးသည်ဘာတွေလဲလို့ပြောရင်နံပါတ်1ကပုတ်သက်ချင်းကိုမပြုတ်ရဘူးတဲ့ဒါကြောင့်လက်ကလေးကင်နေတာပါးလေးကင်နေတာအပြည့်မစရိယာတိတ်ခါပုဂ္ဂိုလ်ထိန်းတဲ့ပုဂ္ဂိုလ်မလုပ်ခွင့်မရှိတော့ဘူးအဲ့တော့အိမ်အောင်ရလို့မရှိတဲ့ချစ်သူဇနီးဟလာချစ်သူတမီးရေးစားများဆိုလဲလက်ကလေးပါးလေးကင်လို့မရတော့ဘူးเนาะဒါကြောင့်မေထုံငယ်ထဲမှာပုတ်သက်ချင်းမပြုတ်ရပုတ်သက်မကျူးရဲမျိုးမရှိတဲ့တယောက်တယောက်ရေရေမောမောလဲမနေရပါဘူးတဲ့နောက်တစ်ခုမျက်စိမဆုံးနဲ့တယောက်မျက်နှာတယောက်စိမ့်စိမ့်လေးကြည်နေတာသဘောကျနေတာလေးလဲမလောက်ပါနဲ့တော့တဲ့ပုတ်သက်မကျူးရဲမျိုးမရှိမျက်စိမဆုံးမျက်စိမဆုံးရင်တော့ကဲတယောက်တယောက်လက်လဲအတွေ့အထိလဲမထီတော့ပါဘူးဟုတ်လားတယောက်တယောက်ရေရေမောမောပုတ်သက်မကျူးစာကာယကံကိုပြောနေတာเนาะကာယကံလေးအနေနဲ့လည်းမပြုတ်လို့ပါဘူးရေမျိုးမရှိဆိုတဲ့အတွက်ကြောင့်ဝစီကံအနေနဲ့ဟာလာရီမောမောစကားပြောတာလေကဲမလုပ်တော့ဘူးဒီနေ့အပြမစရိယသိခါဖို့စောင့်ထားတယ်ကဲအဲ့တော့ဘာလုပ်ပြန်လဲစကားလည်းမပြောဘူးလက်နဲ့လည်းမထီဘူးမျက်လုံးနဲ့လည်းထိုင်မကြည့်နဲ့အောင်နဲ့မျက်စိမစုံကဲအဲ့တော့ဘာလုပ်တော့မလဲထီလည်းမထီပါဘူးစကားလည်းမပြောတော့ပါဘူးတယောက်တယောက်မြင်အောင်လည်းမကြည့်တော့ဟိုဘက်ခံမဲ့သွားနေတော့မယ်ဟိုဘက်ခံသွားနေကမှအပေါ်တက်ကနေအပေါ်တက်မှလည်းမနေတော့ပါဘူးအောက်ထက်ဆင်းတော့မယ်တချံနဲ့လည်းမနေတော့ပါဘူးခြံပြင်သွားတော့မယ်ဒါပေမဲ့ဟိုဘက်ကနေရောက်တဲ့အခန်းကနေမမြင်ရတော့လဲအတန်လေးတွေမပြုတ်နဲ့တဲ့တန်မျိုးစုံပြစ်နော်ဟိုဘက်ကနေဘသူရောက်ပြီလားရောက်နေပြီဆိုတော့အောက်ကလည်းဒေါတောင်တင်းတင်းလှုပ်ပေးလို့လည်းမရအောင်ဒါဟိုဘက်ပြောတာတန်မျိုးစုံပြစ်တယ်ဆိုတော့ကဲတဖြည်းဖြည်းချင်းခွာသွားပြီပုတ်သက်မကျူရေမျိုးမရှိမျက်စိမဆိုးတံမျိုးစုံပြည့်ကဲအဲ့တော့တွေ့လဲမတွေ့ရတော့ပါဘူးထီလဲမထီတော့ပါဘူးစကားလဲမပြောတော့ပါဘူးဟုတ်ပြီနော်ကြည်လဲမကြည့်တော့ပါဘူးအတန်လဲမပေးတော့ပါဘူးကဲအဲ့ဒီတော့ဘာလို့ငါဟာငါတယောက်တည်းပဲနေတော့မယ်ဆိုပြီးတော့အရင်တုန်းကသူနဲ့ဘလို့သွားခဲ့ပြီးတော့ဘာလုပ်တယ်ဆိုတော့ရှေးပြေဟောင်းလဲမကြံနဲ့တဲ့မနှောကံမှာဆက်ထိမ့်ပြီရှေးပြေမကြံသဘောပါပြီနော်ရှေးပြေဟောင်းတွေလည်းပြန်မတွေးနဲ့တဲ့ကဲအဲ့တော့ကဲဒီ၅ခုနဲ့ထိန်းလာပြီထိန်းလာတော့လက်နဲ့လည်းမထီတော့ပါဘူးဟုတ်ပြီနော်ပုတ်တန်မကျူးစကားလည်းမပြောတော့ပါဘူးရေမြူးမရှိတန်မျက်စိချင်းလည်းစုံပြီးတော့တယောက်မျက်နှာလည်းတယောက်မကြည့်တော့ပါဘူးအတန်နဲ့စကားအတန်ပေးပြီးတော့လဲမနေတော့ပါဘူးရှေးပြေဟောင်းလဲမကြံတော့ပါဘူးကဲသူနဲ့ပတ်သက်တာကိုဘာမှမတွေးတော့ဘူးဒါပေမဲ့ကိုမျက်စိအောက်မှာတွိယံတွိယံသွာလာနေတဲ့မောင်နှံစုံလေးတွေကိုလဲလိုက်မကြည့်နဲ့အောင်နဲ့ကိုနဲ့မပတ်သက်တော့သူများအဲ့ဒါကြောင့်အဲ့ဒီမောင်နှံစုံထဲမှာမကြည့်တာအတွက်ကြောင့်ကျမတို့ဒီနေရာမှာရုပ်ရှင်တို့ဇလန်းတို့မကြည့်နဲ့ဆိုတာဒါကိုပြောတာရုပ်ရှင်မင်းသားမင်းသမီးတွေတချင်းလေးတွဲဆိုတယ်အဲ့ဒါအမျိုးလေးတွေ့တဲ့အခါမှာမင်းသမီးနေရာမှာငါသားဆိုရင်မင်းသားနေရာသူသားဆိုရင်ဆိုပြီးတော့အစားထိုးမှဆိုတဲ့အတွက်ကြောင့်ဒါမျိုးလဲမကြည့်နဲ့တဲ့ဒါကိုပဲဆိုလိုက်တော့မောင်နှံငုတ်ရှာဘယ်နှချက်ရှိသွားပြီလဲ6ချက်ပြန်ပြောမယ်ပုတ်သက်မကျူရေမျိုးမရှိမျက်စိမဆိုးတံမျိုးစုံပြည့်ရှေးပြေမကြံမောင်နှံငုံဆောင်ကဲအဲ့ဒီပုံကိုယ်လေးလည်းမကြည့်တော့ကဲဒီသီလပဲရိုးရိုးသေးသေးစောင့်ထိန်တော့မယ်အဲ့ဒီသီလစောင့်နေဒီဘဝတော့စင်ကြယ်တဲ့စင်ကြယ်အောင်အဲ့ဒီလိုသီလစင်ကြယ်နောက်ဘဝကျရင်နှစ်ဘဝရောက်မလားမရောက်ဘူးလားနှစ်ဘဝရောက်မှသူတွေမကောက်နောက်ထပ်900အပြည့်လာမယ်ဆိုပြီးတော့နှစ်ပေါင်ကိုလည်းမရည်ရွယ်နဲ့အုံးနဲ့နားကြောင့်အဲ့ဒီလိုရည်ရွယ်လိုက်ရင်စောင့်ထိန်ရတဲ့အပြည့်မစရိယတိတ်ခါဘုံညှိုးထွက်သွားလိမ့်မယ်ဒါကြောင့်နဘောင်မရွယ်ခொနဲ့တွယ်လွတ်ဖွယ်မေထုံဒီတဲ့မေထုံငယ်ဘယ်နှစ်ပါးခொနှစ်ပါးတစ်ခေါက်လောက်ကြပြလေးဆိုပြပါအောင်ပုတ်တတ်မကျူနဘောင်မတွယ်ခொနဲ့တွယ်လွတ်ဖွယ်မေထုံဒီဒါကြောင့်အပြည့်မစရိယသိခါပုဂ္ဂိုလ်စောင့်ထိန်သောပုဂ္ဂိုလ်တို့သည်မေထုံကြီးရှောင်ရတာတွင်မကဘူးမေထုံငယ်ခုနှစ်ပါးပါရှောင်ရမယ်ဒါကြောင့်အဲ့ဒီလိုစောင့်ထိန်လာတာသည်ရိုးရိုးအမြဲတမ်းစောင့်ထိန်နိုင်လား အမြဲတမ်းဆောင်ထိန်နိုင်ပါမလားအမြဲတမ်းမဆောင်ထိန်နိုင်တဲ့အတွက်ကြောင့်ဒီသီလသည်အနေစသီလတခါတရံမှဆောင်ထိန်မှာဖြစ်တဲ့အတွက်ကြောင့်ဒါကိုအနေစဆိုမမြဲဘူးအမြဲတမ်းမဆောင်ထိန်နိုင်ဘူးငါးပါးသီလကတော့အမြဲတမ်းဆောင်ထိန်ရမှာဖြစ်တဲ့အတွက်ကြောင့်နေစသီလဒီသိခဘုံအပြမစရိယကိုပြောင်းလိုက်ပြီဆိုတဲ့ကအမြဲတမ်းမဆောင်ထိန်နိုင်တဲ့အတွက်ကြောင့်အနေစသီလအမြဲမဆောင်ထိန်နိုင်ဆိုတဲ့ကြောင့်ဘလို့ဆောင်ထိန်မှာတခါတရံမှဆောင်ထိန်မှာဖြစ်တဲ့အတွက်ကြောင့်နိယမသီလလို့လည်းသုံးတယ်ဟုတ်လားတခါတရံမှဆောင်ထိန်တော့ပါလေနေရမှသီလာအဲ့ဒီလိုတခါတရံဆောင်ထိန်တဲ့နေရမှလေတဲ့အာပြမစရိယသိခဘုတ်ကိုပြောင်းထားတဲ့အတွဲကြောင့်ဒီအာပြမစရိယသိခဘုတ်ခိုင်မြဲစေဖို့ဗာထက်ရလေဝိကာလဘောဇနာနေလွဲညစွာစားခြင်းကိုဆောင်ထိန်ရတယ်နေလွဲညစွာစားတဲ့အတွဲကြောင့်မွန်းတက်ပြီးနောက်ပိုင်းကိုနေလွဲသွားပြီအဲ့ဒီကနေညစာမစားရအောင်ညစာမစားတော့တချို့ကထင်းနေ12နာရီကြော်ရင်စားရပြီထင်းနေကျမတို့ဥပုတ်ဒီလိုစောင့်ထိန်းတာဒီရိုးရိုးချိန်မှာစောင့်ထိန်းတာမျက်တော့အကျင့်နေနဲ့နေတဲ့အတွက်ကြောင့်ဥပဆိုတာမျက်တော့ဥပမျက်တော့အကျင့်တို့ဖြစ်ဝတ္တထနေပါမယ်လို့စောင့်ထိန်းတဲ့အတွက်ဒါကိုဥပဝတ္တထပေါင်းလိုက်တော့ဥပောတထတနည်းအားဖြင့်ဥပုတ်သီလပဲဥပဝေတထကိုပုတ်ပြောင်းလိုက်တော့ဥပောတထဥပောတထမြက်သောအကျင့်နဲ့နေတာကိုပဲကျမတို့ကနောက်တစ်ခုလွယ်လွယ်ပြောလိုက်တော့ဥပုတ်သီလဒါကြောင့်ဥပုတ်ဆိုပုတ်ချင်တာနဲ့ပုတ်ခွင့်မရှိပါတနဲ့ပုတ်ရတယ်ဘာကြောင့်လဲဥပောတထဥပဝေတထလာထားလို့ဒါကိုဥပုတ်သီလမြက်သောအကျင့်နဲ့နေပါမယ်လို့စောင့်တည်တဲ့အတွက်ကြောင့်ဒီ၈ပါးသီလသည်ဥပုတ်သီလဥပုတ်သီလစောင့်ထိန်ပြီဆိုရင်ဘယ်ကနေဘယ်ထိအကျုံးဝင်သွားပြီလဲဆိုရင်ကျမတို့ဒီနေ့ဥပုတ်သီလစောင့်တည်မယ်ဆိုဒီနေ့မနေ့အရုံတက်ကနေပြီးတော့နောက်တနေ့မနေ့အရုံတက်အထိဒီအကျုံးဝင်နေဥပုတ်သီလလေဟုတ်ပြီဒါသည်တနေ့အပြည့်စောင့်တာအဲ့ဒီလိုမစောင့်ထိန်နိုင်တဲ့အခါမှာအကြောင်းကြောင်းကြောင့်ဆိုတချို့ဆိုနေဝယ်စောင့်တည်လိုက်တာလည်းရှိဒါပေမဲ့ကျမတို့အမှန်မှာဥပုတ်ရဲ့တဘာဝသည်တနေ့ယူရတယ်24နာရီဒီနေ့မနေ့အရုံတက်ကနေနောက်တနေ့မနေ့အရုံတက်ဒါကြောင့်ခိုင်ခိုင်မြဲမြဲဖြစ်ဖို့ဆိုရင်ဒီနေ့မနေ့အရုံတက်အချိန်လောက်ထဲကဒီကနေ့တော့ဥပုတ်အနေနဲ့ယူမာဖြစ်တဲ့အတွက်ကြောင့်ဥပုတ်ကိုမနေ့အရုံတက်ထဲကစယူသွားရတယ်နောက်တနေ့မနေ့အထိအဓိဋ္ဌာန်ထားရတယ်သဘောပေါက်တယ်ဒါကြောင့်ねဒီအဲ့ဒီဥပုတ်သီလစောင့်တည်ထားတဲ့အတွက်ကြောင့်ဒီနေရာမှာဝိကာလဘောဇနာတိခဘုတ်ကိုစောင့်တည်တဲ့အခါမှာဘယ်အချိန်ထိစားခွင့်ရှိလဲလို့ပြောရင်မွန်းတဲ့ထိစားခွင့်ရှိတယ်နေလွဲသွားပြီမွန်းလွဲသွားပြီဆိုတာကနေနောက်တနေ့မနေ့အရုံတက်ထိစားခွင့်မရှိတော့ဘူးကပါဏာတိပါဒတိခဘုတ်ကိုလည်းဒီနေ့မနေ့အရုံတက်ကနေနောက်တနေ့မနေ့အရုံတက်ထိမကျူးလွန်ရတော့မတတ်ရတော့သဘောပေါက်တယ်နော်ဒီဥပုတ်ကတော့မယူသေးဘူးဟာလားဥပုတ်တန်ခါဥပုတ်ပေးမဲ့တန်ခါတော့လည်းမကြွလာသေးဘူးဒါကြောင့်ဒီနေ့မနေ့မနေ့ကတော့ပိုဟတ်တွေအပြည့်ရှင်းထားလိုက်မယ်တန်ခါတော့က9နာရီကြွလာမယ်9နာရီကြမှယူမယ်စောက်တိခွင့်မရှိတော့ဘူးသဘောပေါက်ဖို့ဥပမာပြောထားတာဒါကြောင့်ဝါဏတိပါဒသိခါဘုတ်ကိုစောက်တိရင်လည်းဘယ်အချိန်ကဘယ်အချိန်ထိလဲရိုးရိုး၅ပါးမဟုတ်ဘူးနော်ဥပောတထကိုပြောနေတာဒါကြောင့်ဒီနေရာမှာဒီနေ့မနေ့အရုံတက်ကနေနောက်တနေ့မနေ့အရုံတက်တွင်သူ့အသက်ကိုမတတ်ပါသူဥစ္စာကိုမခိုးပါမမြတ်သောအကျင့်တွေကိုမကျင့်ပါမေထုံကြီးရောမေထုံငယ်ရောအကျုံးပုံဝင်နေဟုတ်ပြီနော်ဒါကြောင့်အပြမစရိယသိခဘုတ်ကိုလည်းစောင့်ထိန်းတဲ့အခါမှာသူနဲ့တော့သွားတွေ့เสียရှိတာတွေ့လိုက်ပါအောင်မယ်ပြီးတော့မှဥပုတ်ကိုယူလိုက်ပါအောင်မယ်ဥပုတ်မှမယူရသေးတာလို့လောက်ခွေမရှိဘူးဒါလေးကိုမြင်အောင်ပြောနေတာနားလဲတယ်နော်လိန်เสียရှိတာလေးတွေလည်းကြိုလိန်လိုက်အောင်မယ်ဟုတ်လားပြီးတော့မှပဲဥပုတ်မှမယူရသေးတာတန်ခါတော့လည်းမကြွသေးဘူးဆိုမရဘူးဥပုတ်သီလသည်မနေ့အရုံတက်ကနောက်တနေ့မနေ့အရုံတက်အကုန်ပါသည်နော်သဘောပေါက်နေရမယ်။ဒါပြီသုဒ္ဓမေတ္တာရ။နာဒါခဏထားအောင်မယ်။ဝိကာလဘောဇနာလည်းဒီတိုင်းပဲ။ကဲနောက်တစ်ခုနိစ္စဂီတဝါရိတဝိတုကဓတနာမာလာကန္တာဝိလေပနာဒါရဏမန္တနာဝိဘုဒနာဌာနာဒီနှစ်ချက်ကလေးကိုနည်းနည်းလေးဒီနေ့အထူးပြောစရာရှိတယ်ဒီမှာမေးစင်ရ။အဲ့ဒီလိုလေးတွေကလေမတိကြတော့ကျမတို့ဘက်မှာအမှားတွေကြီးပဲဖြစ်နေကြတယ်။ဗာလေးတွေပါမယ်လဲဆိုလို့ရှိရင်ကျမတို့ဒီနေရာတစ်ချက်သုရာမေရယမိဇာပမာဒတ်ဌာနာတစ်ချက်နိဇဂီတဝါရိတဝိတုကဒတနာမာလာကဏဝိလိပနဒါရဏမန္တနာဝိဘူတနဌာနာဝိဘူတန ဒီနေရာမှာဌာနပါဒနှစ်ချက်ပါတယ်ရှစ်ပါးတီလာဌာနဆိုတဲ့သဘာဝကအကြောင်းမြဲဒီမှာဆိုရင်သေးရည်အရက်တို့ဒီမစ္စပမာဒတ်ဌာနမူးရည်ပြီးတော့မကောင်းမှုဒုစရိုက်တွေကိုမူးရည်စေပြီးတော့ကောင်းမှုတွေကိုမေ့လျော်စေသောဌာနအကြောင်းမြဲသေးရည်အရက်တွေကိုတောက်စားမယ်ဆိုရင်သေးရည်ပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်တောက်စားရင်မကောင်းမှုဒုစရိုက်တွေအားလုံးမှာရစ်မှူးသွားပြီးတော့ကောင်းမှုသူစရိုက်တွေဖြစ်တဲ့ဒါနသီလဘာဝနာအစရှိတာတွေကိုမေ့လျော်စေတဲ့အကြောင်းဖြစ်တယ်ဒါသည်ဌာနတရားတစ်ခုပါသွားပြီနောက်တစ်ခုဒီမှာဆိုရင်လဲကာခြင်းခုံခြင်းတီးဆိုခြင်းတီးမှုတ်ခြင်းဟလာလိမ့်ကျခြင်းအစရှိသည်တို့သည်ဝိပုဒနာဌာနဆိုပြီးပါလမ်းပါဒါကြောင့်ဌာနတရားပါတာသည်ရှစ်ပါးသီလမှာနှစ်နေရာရှိအဲ့ဒီဌာနတရားပါတဲ့ဒီနှစ်ခုကတော့တဲ့သူကအီချိန်ကစ၍နောင်အချိန်ထိမပြုတ်ပါလို့သူကဆိုလိုထားတယ်ဒါကြောင့်ဒီနာဥပုံနေမှလည်းမသိဘူးဒါထူးခြားချက်ပြောတော့မယ်ဥပုံနေမှလည်းမသိဘူးကိုကနေနေလေးအရဲ့သေးစာတောက်စားလာခဲ့မိမင်းဒီကနေ့ဥပုံနေမှသူသိသွားပြီဒါကြောင့်ကမန်းကတန်ဥပုတ်သီလကိုသူယူလိုက်တယ်ဆိုတဲ့အခါမှာသူရာမေရယာကဌာနတရာပါထားတာဖြစ်တဲ့အတွက်ကြောင့်အရင်နဲ့မဆိုင်ဘူးအခုနဲ့ဆိုင်တယ်အခုစောက်တည်လိုက်တာဒီ6နာရီမှစောက်တည်ခွင့်သူရသွားတယ်မနေ့တုန်းကသူကမစောက်တည်လိုက်မိဘူး6နာရီမှဥပုတ်ယူလိုက်တယ်ဒါမဲ့ဓာရီကတော့ကြိုးခဲ့လို့မရဘူးဓမ္မမေဆွေများဒီမှာကတော့သူတောက်ထားတယ်ဟာဒီနေ့ကျွန်တော်ကတော့မှားပြီးတော့တောက်လိုက်မိသွားပြီတက်ခလာဒါကြောင့်မစောက်တည်ဘူးမလုံးနဲ့အခုအချိန်ကစားပြလုတ်ချင်းပြလိုက်နောက်တနေ့မနေ့အရုံတဲ့ထိစောက်လို့ရတယ်ထုံနီးတူစွာပဲလိမ့်ချေလိုက်ထားတယ်သွားလာပြီဥပုတ်နေမှမသိဘူးလိမ့်ချေသွားလာပြီတတိရလိုက်ပြီဥပုတ်ယူလိုက်ပြီဆိုရင်ဘာလုပ်လိုက်မလဲဒါတွေအကုန်လုံးဖြစ်ဖြစ်တဲ့အချိန်ကနေစောက်တည်လို့ရလားမရဒါကိုပြောနေတာဌာနတရားပါတယ်မသိတဲ့အတွက်ကြောင့်ကြည့်လိုက်မိသွားပြီပြန်စောက်တည်လို့ရလားမရဘူးလားရသွားပြီကျန်တာတွေအကုန်လုံးကဌာနတရားမပါတဲ့အတွက်ကြောင့်သူ့အသက်အာရပါရတက်ပြီးတော့မှတက်ချင်းကိစ္စပြီးမှစောက်တည်မယ်လို့မရအောင်ကြိုးပြီအဲ့ဒီစောက်ခွင့်မရှိတော့သဘောပေါက်ပြီနော်ဒါလေးတစ်ချက်နောက်တစ်ခုဥစ္စာတယနာမဟာတယနာမြင့်သောနေရာမြတ်သောနေရာတွေလည်းမနေရအောင်အဲ့တော့ကျမတို့ကဒါသည်ဥပောတထရှစ်ပါးတိလဖြစ်တဲ့အတွက်ကြောင့်ဒါသည်ကျမတို့အမြင်မစောက်တည်ကြံကြအောင်ဥပုတ်နေတွေမှာစောက်တည်တော့ကျမတို့ကဥပုတ်စောင့်နေလို့ပြောရင်ဘာကိုအဓိကထိန်းကြလဲဆိုရင်ညစာမစားတာသွားအဓိကထိန်းနေဥပုတ်စောင့်နေဆိုငါတို့ညစာမစားတော့ထဲမချက်နဲ့ဒီနေ့ဥပုတ်စောင့်နေကျမတို့ကအဓိကအိမ်ကလူတွေကလည်းအမေဥပုတ်စောင့်နေအဖေဥပုတ်စောင့်နေထဲမချက်တော့ဘူးကိုကလည်းအဲ့ဘိုက်ဂွီဂွီဂွီဂွီမြင်နေတာကိုသီးခံပြီးတော့ပဲနေတော့တယ်ညစာမစားခြင်းဒီအဓိကမဟုတ်ဥပုတ်စောင့်နေခြင်းဒီအပြေမစရိယသိက္ခာပုအဓိကထားတာဘာကြောင့်အပြေမစရိယသိက္ခာပုကလေး၅ပါးမှာကာမေနေရာမှာအပြေမစရိယပြောင်းလာတယ်လို့၆ကနေပြီးတော့၈အထိ၃ခုရောထပ်မတိုးဘူးလားဒီတိုးလာတာတွေအကုန်လုံးဒီ၆ခွန်၈အကုန်လုံးဒီအပြေမစရိယသိက္ခာပုခိုင်စေဖို့ပါပဲအဲ့ဒါကြောင့်ဝိကာလဘောဇနာညစာမစားခိုင်းတာဒီအပြေမစရိယခိုင်မြဲစေဘူးဒါကြောင့်မြတ်စွာဘုရားကမနဲ့စာညစာမှာညစာဘာကြောင့်ရှောင်ခိုင်းလဲအခြားအခြားဘာသာတွေမှာဥပုသ်ဆောက်ရင်မနဲ့စာမစားဘူးဟုတ်တယ်လားညနေကြမှာဥပုသ်ထွက်လာမထွက်ဘူးလားထွက်ပြီးတော့တညလုံးစားလားမစားဘူးလားစားတယ်ကျမတို့ ਨੇ ဘာကြောင့်ကြွားနေတာလဲကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားကနေလွယ်ညစာဘာကြောင့်မစားခိုင်းတယ်လဲဆိုတာသိရမယ်မနဲ့စာနဲ့ညစာမှာကျမတို့ကစားလိုက်တဲ့အစာဟာရသည်အာဟုဖြစ်စေတယ်စားလိုက်တဲ့မနဲ့ပိုင်းစားလိုက်တဲ့အစာဟာရတို့သည်တစ်မိနစ်လုံးတစ်နေ့လုံးလှုပ်ရှားဖို့အတွက်လုံလောက်လားမလုံလောက်ဘူးလားယဟန်တန်ဃာများဆိုလဲပရိယပฏิပတ်အလုပ်တွေလုပ်ဖို့ဒီမနဲ့စာသည်အားပေးတယ်ရိတ်တာမှာတရားဝင်နေတဲ့ယောဂီများဆိုလဲမနဲ့စာစားခြင်းဒီတရားအထုတ်နိုင်စေဖို့အားဖြစ်သွားပြီဟုတ်ပြီနော်ညစာညစာကစားလိုက်ပြီးရလာတဲ့အားဒီဘယ်နေရာအသုံးချလဲညဆိုအိပ်ယုံမဲ့ကြံတော့တယ်စီးပွားရေးလုပ်เสียရလဲဘာမှမရှိဘူးပညာရေးလုပ်เสียရလဲမရှိတော့ဘူးတရားဓမ္မအထုတ်เสียရလဲမရှိတော့ဘူးဟဲ့လားစားသင်เสียရလဲဘာမှမရှိတော့ဘူးဆိုဒီညစာစားလို့ရလာတဲ့အားဒီဘာကိုအားပေးလဲဆို ကာမဂုံအာယုံကိုအားပေးတယ်ဒါကြောင့်မနေ့စာနဲ့ညစာမှာညစာရှောင်ခြင်းဖြစ်တယ်သဘောပေါက်ပါမယ်ဒါကြောင့်ညစာရှောင်ရင်လေနောက်တနေ့မနေ့အရုံတက်အထီကိုရှောင်ရပါမယ်ဒါတချက်နေစာဂီတအစရှိတဲ့တိခဗုဒ္ဓေကလည်းခုနမေထုံငယ်ခုနှစ်ပါးနဲ့ဆက်ဆက်မှုအားပေးလားမပေးဘူးလားဒါကြောင့်ဒါကိုရှောင်ရတယ်မြင့်နဲ့မြတ်တဲ့နေရာမှာနေရင်လေစိတ်ကြီးဝင်လာတယ်ဟလာပိုးဖဲဂရီပါကြီးတွေတာမွေကော်စောကြီးတွေပေါ်မှာမွေရကောင်းကောင်းကြီးပေါ်မှာအဲ့ရထိုင်ရပြီဆိုရင်ပဲကာမဂုံဘက်ကိုအားပေးတဲ့အတွက်ကြောင့်ဒါကိုရှောင်ခြင်းဖြစ်ပါဒါကြောင့်အချုပ်ချုပ်လိုက်ရင်၈ပါးသောတိခဗုဒ္ဓေကို၈ပါးတီလာလို့သုံးပါတယ်၈ပါးတီလာဆိုတာမြတ်သောအကျင့်နဲ့နေပြီးတော့စောင့်တည်ပါမယ်လို့ခံယူစောင့်တည်တဲ့အတွက်ကြောင့်ဥပောတထတီလံလို့လည်းသုံးပါတယ်ပါဠိဖြင့်ပြောရင်ဥပုတ်တီလာလို့လည်းသုံးပါတယ်ဒီဥပုတ်တီလာမှာအာပြေမစရိယတိအချုပ်ဖြစ်ပြီးတော့ကြံ၃ပါးကသူ့ကိုအားပေးခြင်းဖြစ်ပါတယ်နားလည်ပြီဒါကြောင့်ဥပုတ်တီလာစောင့်တည်ရင်၈ပါးသောတိခါဗုဒ္ဓေကိုစောင့်တည်တိုင်းစောင့်တည်တိုင်းဘယ်ချိန်ကဘယ်ချိန်ထိစောင့်တည်ရမလဲဒီနေ့မနေ့အရုံတက်ကနေနောက်တနေ့မနေ့အရုံတက်တိဖြစ်ပါတယ်နားလည်ပါပြီအဲ့ဒီ၈ပါးသောတိခါဗုဒ္ဓမှာတီလာရှင်များဆိုရင်လည်းဒီ၈ပါးထိန်ရပါတယ်ဟုတ်ပြီနော်ဒါကြောင့်ကျမတို့ဒီ၈ပါးတွေမကဘဲနဲ့၉ပါးဆိုပြီးတော့တချို့ပုဂ္ဂိုလ်များက၈ပါးတီလအပြင်မေတ္တာကိုအထွတ်တက်ပြီးတော့မေတ္တာဘာဝနာအထွတ်တက်ရင်ဒါကို၈၉ပါးတီလလို့သုံးပါတယ်မေတ္တာဆိုတာတီလမဟုတ်ပါဘာဝနာကုသိုလ်ဖြစ်ပါတယ်ဒါကြောင့်၉ပါးတီလလို့ဆိုခွင့်မရှိပါဘူးသို့တော်လေများရာကိုလိုက်ပြီးတော့၈ပါးစောင့်တည်ထားတဲ့မြတ်တော်ကြီးနဲ့နေတဲ့အခါမှာမေတ္တာလေးကိုပါပွားနေပါမယ်လို့သွားတဲ့အတွက်ကြောင့်သီလအနေနဲ့၈ပါးထဲမှာဘာဝနာတစ်ခုတည်နေတဲ့အတွက်ကြောင့်များရာကိုလိုက်ပြီးတော့၉ပါးသီလလို့ဆိုလို့တော့ရပါတယ်ဒါကြောင့်မေတ္တာ၉ပါးသီလစောင့်တည်မေတ္တာတဟဂဒေနစေတ္တသာသဗ္ဗပါဏဘူတေသူဖရိတ်တော်ဝီဟရမီတမာရိယာမီလို့စောက်တီလို့မရဝီဟရမီနေပါဤမေတ္တာသောရှင်နဲ့မေတ္တာနဲ့ရှင်သောစိတ်ကိုတတဝါအလုံးပေါ်မှာဖြန့်ဝေပြီးတော့နေပါမယ်လို့ဆိုရပါတယ်ဒါကို၉ပါးတီလလို့ခေါ်ပါတယ်အဲ့ဒီမှာမှ၁၀ပါးတီလဖြစ်လာပုံပြောပါမယ်စေပါတီလာဖြစ်လာတဲ့အခါမှာစေပါတီလာဆိုတာတာမဏေများစောက်တည်ရတဲ့တီလာဖြစ်ပါတယ်စေပါတီလာစောက်တည်သောအခါတွင်နေဇဂီတတိခဘုံမှာနှစ်ချက်ခွဲလဲရပါတယ်နေဇဂီတဝါဒိတဝီတုကဒတ္တနတိတိခဘုံတစ်ခုမာလာကဏဝိလေပနတိတိခဘုံတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီ၈ပါးမှာနံပါတ်ခုနှစ်နေရာမှာတိခဘုံနှစ်ခုခွဲလိုက်တော့ဘယ်နှပါးဖြစ်သွားပါမလဲ၉ပါးဖြစ်သွားပါပြီအဲ့ဒီ၉ပါးထဲမှာမှနံပါတ်၁၀ဇာတရူပတိခါဘုတ်ကလေးကိုထည့်သွားရပါတယ်ရွှေငွေတွေကိုလည်းမကင်ပါလို့အဲ့ဒါစင်ကျင်လိုက်ပြီဆိုရင်၁၀ပါးဖြစ်ပါပြီအဲ့ဒီ၁၀ပါးသည်တာမဏေများစောင့်ထင်းရသောသီလဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒါလေးနည်းနည်းလေးသိထားခဲ့ဖို့ဖြစ်ပါတယ်နော်ဓမ္မမိတ်ဆွေတို့ရဲ့စာအုပ်မှာစာမျက်နှာ73မှာပါပြီးသားဖြစ်ပါတယ်တွေ့ပါလားရှင်စာမျက်နှာဘယ်လောက်ပါလဲ73စာမျက်နှာ73မှာအသေးစိတ်ပါပြီးဖြစ်ပါတယ်ကျွန်တော်တို့စောက်တီအပ်တော့အာဘိဓမ္မစာရိကသီလာထဲမှာအကျုံးဝင်နေတဲ့၅ပါးသီလ၅ပါးသီလဒီကိုနောက်တနည်းဘယ်လိုခေါ်လဲဆိုရင်ဂရုဓမ္မနေစာသီလလို့လည်းခေါ်ပါတယ်ဂရုဓမ္မဆိုတဲ့ကြောင့်အလေးကရုပြုတ်ပြီးတော့စောင့်ထင်းရမယ်မြဲသောသီလဖြစ်ပါတယ်ဒါအမြင်ဆောင်ဖြစ်ပါငါးပါးသောတိခါဘုဒ္ဓီအရိယာသူတော်ကောင်းကြီးများအစ်မတန်မြတ်နိုးကြတဲ့အတွက်ကြောင့်အရိယာကန္တသီလလို့လည်းခေါ်ပါတယ်မြင်ဆောင်ဖြစ်ပါငါးပါးသီလသည်တခါတည်းရန်စောင့်ထင်းရမှာလားအမြဲဆောင်ထင်းရမလားအမြဲဆောင်ထင်းရမှာဖြစ်တဲ့အတွက်ကြောင့်ယမသီလလို့လည်းခေါ်ပါတယ်နားလည်ပြီနော်အဲ့ဒီ၅ပါးသောတိခါဘုတ်ထဲမှာမှအရှိမပြန်ကြည့်ရင်နံပါတ်6ဝိကာလဘောဇနာထည့်ခဲ့ရင်ဘာလို့ပြောင်းပြောမလဲဧကပတ္တိကသီလဒီ၅ပါးသောတိခါဘုတ်မှာပဲကာမေမာအပြမပြောင်းခဲ့တော့ဗြဟ္မစရိယပြင်စမသီလပြောင်းသွားမယ်အဲ့ အဲ့ဒီနေရာအပြင်ဒီငါမြမစရိယပြင်စမသီလထဲမှာဝိကာလထက်ထက်ခဲ့ရင်6ပါးကိုဘယ်လိုခေါ်ပါမယ်မြမစရိယဧကဗတိကသီလခေါ်ပါမယ်ဒီဒီသဘောပေါက်ပြီဆိုရင်7ပါးသီလကြတော့5ပါးတည်းကတစ်ကဲနှစ်ကဲ4ရယ်5ရယ်အကုန်တူပြီးတော့ထူးတာက7ပါးသီလဆိုရင်နံပါတ်3ကာမေမှာဗာပြောင်းမယ်အာမြေမှာစရိယပြောင်းမယ်6ကဝိကာလဘောဇနာပါမယ်9ကနိစ္စဂီတဝါရိတနဲ့မာလာကန္နာတွေပါမယ်10ကဥစ္စာတယနာပါသွားမယ်အဲ့ဒါဒီ7ပါးသီလဒီညက်တော့အကျင့်နေနဲ့နေမယ်လို့စောက်တည်တဲ့အကြောင်း10ပါးသီလကိုတော့ဘယ်လိုခေါ်ပါလဲဥပုပ်သီလလို့သုံးပါတယ်10ပါးသီလဒီအမြဲစောက်တည်နိုင်တာလားတစ်ခါတည်းရန်လားတခါတရံဖြစ်တဲ့အတွက်ကြောင့်မရေးထားတော့လဲရေးလို့ရတယ်အာနိစ္စသီလဖြစ်ပါတယ်အာနိစ္စသီလဖြစ်သလို10ပါးသီလသည်တခါတရံစောက်တည်တဲ့အတွက်ကြောင့်ဏိယမသီလလည်းဖြစ်ပါတယ်ဒါကြောင့်ဥပုပ်သီလရဲ့ဘေးမှာအာနိစ္စသီလဏိယမသီလလို့လည်းရေးခွင့်ရှိပါတယ်နားလဲပါလားကဲအဲ့ဒါပြီးသွားပြီဆိုရင်9ပါးသီလ9ပါးသီလကကြတော့10ပါးထဲမှာဘာထည့်ပေါင်းရပါလဲမေတ္တာတဟဂဒေနဆိုတာပေါင်းသွားဖို့ဖြစ်ပါတယ်။ဒါဤ9ပါးမှာ10ပါးပြောင်းမယ်ဆိုရင်10ပါးတည်းက9နေရာမှာအပေါ်10ပါးကိုပြန်ကြည့်ပါ။9နေရာမှာနိစ္စဂိတဝရိတတစ်ခုလဲထည့်မယ်။မာလာကန္ဓကိုလည်းခွဲလိုက်တဲ့အခါမှာ9ပါးဖြစ်ပြီးတော့နံပါတ်30ပဲလိုတော့မယ်။အဲ့ဒီ30ထဲမှာဘာထည့်လိုက်မလဲ။ဇာတရူပထည့်လိုက်တယ်။ဒီထိလိုက်နိုင်ပါတယ်နော်။အရိယာတွေအကုန်လုံးဒီအာဘိသမာစာရိကသီလတွေဖြစ်ပါတယ်သူတဲ့အစစ်နိမ့်နာသည်အာဒီဗြဟ္မစရိယသီလတွေနဲ့အာဇီဝိထမကသီလပြန်ပြထားပါတယ်မြင်ပါတယ်နော်အာဇီဝိထမကသီလသည်မာကြည့်မယ်ဆိုရင်၅ပါးရဲက1နဲ့3နဲ့တိတ်ခါဘုံမှာတူပြီးတော့ထူးတာကမုတာအပြင်ပိသုနာဖရုတာတန်ဖတ်ပလာပထဲယုံနေမကဘဲနဲ့မိစာဇီဝထဲရပါတယ်အဲ့ဒီမှာမှတ်ချက်ကလေးရေးပေးထားပါတယ်သမဏေများရဲ့10ပါးသီလမှာနံပါတ်9ကိုဘာကြောင့်နှစ်ပိုင်းပိုင်းတယ်လဲဆိုတာလေးအောက်မှာရှင်းလင်းချက်ထည့်ပေးထားပါတယ်။လူဝိကြောင့်နေအနေနဲ့ကျမတို့ဓမ္မမိတ်ဆွေတို့အနေနဲ့ပွဲကမယ်ဆိုတဲ့နိစ္စဂိတတချင်းစုံမယ်ဆိုရင်ပဲတချင်းမယ်ဆိုဆိုပွဲပဲကကတီးကြမှုတ်ကြမယ်ဆိုဆိုကိုကိုကိုလှလှပပပြင်ဆင်လားမပြင်ဆင်လား။ဒါကြောင့်နိစ္စဂိတသိခဘုံနဲ့မာလာကန္နာဆိုတဲ့အမှုတို့ဒီအတူတူတွဲလို့တယ်။သမဏေများသမဏေတွေကြတော့နိစ္စဂိတအလုတ်ကိုလှုပ်လာလှုပ်အောင်အောင်ဒီဘက်ကမာလာကဏအလုတ်ကိုတော့တွဲမလို့ဒါကြောင့်ခွဲချလိုက်ရတယ်ဒါကြောင့်အလုတ်သဘောချင်းတူတဲ့နိစ္စဂိတနဲ့မာလာကဏကိုပေါင်းပြီးတော့လူတွေကစောက်တည်ကြရတယ်အောက်တစ်ချောင်းမှာဓမ္မမေဆွေလိုင်းတားလိုက်ပါခုနကနေရာမှာလူဝစ်ကြောင်ဆိုလိုင်းတားလိုက်လူဝစ်ကြောင်ဆိုရင်တော့နိစ္စဂိတနဲ့မာလာကဏတွဲဟုတ်ပြီနော်အောက်တစ်ချောင်းမှာသာမဏေတို့မှာဆိုမြင်မလားရှင်သာမဏေကိုလိုင်းတားလိုက်သာမဏေတွေမှာဆိုရင်တော့ဒီလိုမပြုတ်ကြတဲ့အတွက်ကြောင့်ပွေးကြတာနဲ့အလပြေတရားဝင်မလုပ်တဲ့အတွက်ကြောင့်ခွဲထည့်လိုက်ရင်သူဒီ10ပါးကျမတို့က10ပါးပဲမြင်ရှင်သာမဏေများမှာ9ပါးပြောင်းသွားပြီးတော့ဘာထက်ထည့်ရလဲဇာတရူပထည့်လိုက်တော့10ပါးဖြစ်ပါတယ်ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့လည်းအခအားလျော်စွာ10ပါးသီလစောက်တည်ခြင်းကိုမရပါဘူးလားရှင်10ပါးသီလကိုစောက်တည်ရင်ကျမတို့အတွက်ကတော့ဏိယမသီလပြောင်းသွားပါမယ်။ဒါပေမဲ့တာမဏေကြတော့10ပါးသီလသည်တခါတည်းရန်လားအမြဲတမ်းလား။အမြဲတမ်းဆိုတော့တာမဏေတွေဆိုရင်10ပါးသည်ယမသီလဖြစ်သွားမယ်။ဟုတ်ပြီနော်။ကျမတို့အတွက်ဆိုရင်နော်ဏိယမ။ဒါကြောင့်ကျမတို့တွေ10ပါးကိုထိန်းကြည့်မယ်ဆိုတဲ့နေ့ကြရင်ကျမတို့ဒီနိစ္စဂိတကိုလည်းသတိထားမယ်။အဲ့ဒီနေ့တိကျကိုလုံးဝမစွန့်ထင်ရောင်လို့တော့မကြည့်မိအောင်တတိထားရမယ်ဟုတ်ပြီနော်မာလာကဏဝိလိပနအနေနဲ့လဲကြိုတင်လိမ့်နေလို့လဲမရတော့သဘောပေါက်ရမယ်ဒါအပြင်အဲ့ဒီနေ့မှာကို့မှာရှိတဲ့နားမှာဝတ်ထားတဲ့ငကလက်ဘေးမှာဆွဲထားတဲ့ဆွဲကြိုးလက်မှာစွတ်ထားတဲ့လက်စွတ်တွေကအစရွှေငွေရွှေတွေအကုန်ပယ်ရတယ်လို့ငွေကြေးပတ်စံဝတ္ထုလဲမကန်ရတော့ဘူးရှင့်ဟုတ်ပြီလားငါမွေးငါစားမှာမို့လို့မွေးငါသွားဝယ်ပေးလို့လဲခိုင်းခွင့်မရှိတော့ဘူးငါဖျားသွားမှာမို့လို့တက္ကစီပေါ်မှာတက္ကစီကပေးရအောင်မယ်ဆိုပြီးတော့လဲကားကလည်းပေးလို့ဘေးကလုတ်ပေးတတ်တဲ့သူကအမေဖျားသွားမယ်အမေတင်နှန်းသွားမယ်တက်လာတက္ကစီကလည်းပေးထည့်လိုက်ရင်တော့ရတယ်အဲ့ဒီအချိန်မှာစာတိုက်တွေဘာတွေကနေမနီအော်ဒါနဲ့ပတ်စံလွှဲလာပြီလက်မှတ်ထိုးတာလည်းမလုပ်ရတော့ဘူးသဘောပေါက်ခဲ့ဖို့ဟုတ်ပြီနော်ဘန်သွားရမယ်ဘန်သွားပြီးတော့လက်မှတ်ထိုးပြီးတော့ငွေတုပ်ကြီးပိုက်လာတာလည်းလုပ်ခွင့်မရှိဘူးဒါကြောင့်အဲ့ဒီနေ့မျိုးကြရင် အထူးကိယူပြုရပါမယ်ဒါသည်၁၀ပါးသီလပါနားလည်ပြီเนาะအဲ့ဒါလေးတွေပြီးသွားပြီဆိုလို့ရှိရင်ကျမတို့အချောသက်ကလေးအနေနဲ့ဘာလေးပဲကြံတော့လဲဆိုရင်အဲ့တော့အချိန်ကတ်သက်ချက်ရှိမရှိဆိုတဲ့ကဏ္ဍလေးနည်းနည်းလေးလေ့ကြကြည့်ရအောင်ပါသီလကိုစောင့်ထိန်းတဲ့အခါမှာတဲ့အချိန်ကတ်သက်ချက်ရှိမရှိဆိုတဲ့နေရာမှာဥပုသ်သီလစောင့်ထိန်းတဲ့နေ့ကြရင်တော့မနေ့အရုံတက်ကနေနောက်တနေ့မနေ့အရုံတက်သို့တော်လေအဲ့ဒီလိုမဟုတ်ဖဲနဲ့ဥပုသ်ဆောင်တာလေးလည်းနည်းနည်းပြောအောင်မယ်ဥပုသ်ဆောင်တဲ့နေရာမှာရှေးသူတော်ကောင်းကြီးတွေကလာဇန်းရှိရဲ့လာပြေလာစုံရှိရဲ့လာခွဲဆိုပြီးတော့တလမှာ၄ဥပုသ်ဆောင်ကြတယ်ဥပုသ်နေ့တွေမှာဥပုသ်သူတော်ကောင်းကြီးတွေဆောင်ထင်းတဲ့အတွက်ကြောင့်ဒီနေ့ဆိုရင်သူတော်ကောင်းကြီးတွေအထူးတည်းလဲဥပုသ်သီလဆောင်ထင်းနေကိုလဲဆောင်ထင်းမယ်ဆိုပြီးဒီ၄ဥပုသ်ကိုလိုက်ဆောင်ရင်လဲရတယ်လို့ဒီဥပုသ်နေ့မှာဆောင်ရမယ်လို့တတ်မှတ်ချက်မရှိပါဘူးမိမိအားလက်ပြီးတော့အချိန်ရမယ်ဥပုသ်နေ့မှာကိုမအားလက်ဘူးကိုကဥပုသ်နေ့မဟုတ်တဲ့နေရာမျိုးကြမှာကိုကအားလက်မယ်ဒီနေ့ကကို့မွေးနေ့နဲ့လဲကျုံနေအစသည်ဖြင့်ဆိုရင်လဲကိုဟာကိုစောင့်တည်လို့ရောမင်းရောလားစောင့်တည်တဲ့နေရာမှာတန်ဃာတော်ရှင်သူမြတ်ထံမှာသီလယူရတာမဟုတ်ပါဘူးကိုဟာကိုလည်းမြတ်စွာဘုရားကြောင်းဆောင်ရှေ့မှာရိုရိုသေးသေးလက်အုပ်ချီပြီးတော့သီလကိုတပါးချင်းယူရင်ငောမရဘူးလားတပါးချင်းထာယူခွင့်မရရင်လေကိုကအရန်အရေးကြီးလို့တွားရင်လာရင်ယူမယ်ဆိုရင်လေဟလာပါဏာတိပါတာတစ်ခုချင်းစို့ခွင့်မရှိတော့ဘူးเนาะခရီးသွားဟန်လည်းတွားရမယ်အရေးကြီးတဲ့ပုံကိုယ်တွေနဲ့လည်းတွေ့ရဒါမဲ့ကိုကဒီနေ့ဥပုသ်သီလကိုလည်းစောင့်တည်ဖို့လည်းဆုံးဖြတ်ထားပြီဆိုရင်လေဘုရားတပည့်တော်ဒီတရဏဂုံ၃မနဲ့တကွာ၈ပါးသီလကိုရိုသေစွာခံယူစောင့်တည်ပါဤလို့စုံလိုက်ရင်ရောယူပြီးသားဖြစ်လာမဖြစ်ဘူးလားသို့တော်တပားစီယူထားတဲ့ပုံကိုကတပားပြက်ရင်တပားပဲကျိုးသွားမယ်တပည့်တော်ဒီ၈ပါးလုံးကိုခံယူစောင့်တည်ပါတယ်လို့ပေါင်းယူထားလိုက်ပဲအချိန်မရလို့ဆိုရင်တပားကျိုးအကုန်ကျိုးပါတယ်အဲ့ဒါလေးတော့တစ်ချက်တော့ထူးခြားမှုရှိပါတယ်နားလည်ပြီနောက်တစ်ချက်အဲ့ဒီလိုမျိုးတီးကြောက်တည်လို့ရတယ်လို့တခတည်းရံမှာတထိုင်စောက်တည်တာရောမရဘူးလားเนาะတင်နှန်းတက်တဲ့အချိန်အတွင်းဒါမို့လို့ရှိရင်အလူဒါနပြုနေတဲ့အချိန်တွင်းတရားနာနေတဲ့အချိန်တွင်းအဲ့ဒီလိုစောက်တည်တာကိုတော့ကာလပရိယန္တသီလလို့ခေါ်ပါတယ်ဒါလေးတွေဓမ္မမိတ်ဆွေတို့ပြန်ကြည့်လို့ရပါပြီကဲနောက်တစ်ခုကျမတို့ဒါလေးပဲကြံလဲဆိုလို့ရှိရင်သီလနဲ့ပတ်သက်ပြီးကြည့်တဲ့အခါမှာတန်ဃာတော်ရှင်သူမြတ်များမှာရှင်သာမဏေဆိုဆိုရင်၁၀ပါးသီလဒါကျမတို့ဘုဒ္ဓတအနေနဲ့ပါပဲရှင်သာမဏေနဲ့ယဟန်တော်တွေမှာယဟန်တွေမှာဆိုရင်တိခါဘုတ်သီလမှန်သမျှသည်အမြဲတမ်းစောင့်ထိန်းမှဖြစ်တဲ့အတွက်ကြောင့်ယမသီလနေဆာသီလပဲရှိပါတယ်လူပုဂ္ဂိုလ်တွေမှာကြတော့မစောင့်ထိန်းမဲနေနိုင်နဲ့ကျမတို့မစောင့်ထိန်းမဲနေခြင်းနေလို့ရတာဘာတွေရှိလဲ၈ပါးသီလမစောင့်ထိန်းရင်ရောမရဘူးလားရတယ်၉ပါးသီလရော၁၀ပါးရောအမြဲတမ်းကျမတို့ထိန်းရမှာကတော့၅ပါးပဲကျမတို့ရဲ့နေဆာယမသီလသည်၅ပါးကျမတို့တခါတရံမှစောင့်ထိန်းမှာကအာနေစာသီလယနိယမသီလတွေကတော့၈ပါး၉ပါး၁၀ပါးရှင်သာမဏေဖြစ်သွားရင်မစောင့်ထိန်းမဲ့နေခြင်းနဲ့ဆိုတာမရတော့ဘူးသူတို့အတွက်ကတော့၁၀ပါးသည်နေစာယမသီလဖြစ်သွားပြီယဟန်များဆိုရင်အကျဉ်း128တွဲအကျယ်ကလေး9000ကျော်သောတိခဗုဒ္ဓေပါတဲ့ပါတိမောက္ခတံဝရသီလအသက်မွေးဝမ်းကြောင့်စင်စင်ရဲ့ကျယ်စောင့်တည်ရတဲ့အာဇီဝပါရိသုတ်တိသီလစွမ်းသင်ကံကြောင့်စေဒီနဲ့ပတ်သက်ပြီးတော့စင်ရှင်သုံးဆောင်ရတဲ့ပစ္စယတဏိတိတသီလစွမ်းခံတဲ့အခါမှာဖြစ်စေရိုးရိုးချိန်မှာဖြစ်စေစကုသောတာဂါနစိန်ဝါကာယဆိုတဲ့ဣန္ဒြေ6ပါးကိုလုံခြုံအောင်စောင့်တည်ရတဲ့ဣန္ဒြိယတံဝရသီလဒီစတုပါရိသုတ်တိသီလကြီး4ပါးသည်ယဟန်တော်များဆိုရင်နေဆာသီလယမသီလတွေပါသွားပြီနားလည်ခဲ့ဖို့ပါပဲဒါကြောင့်ပါတိမောက္ခထဲမှာအကျဉ်း128တွဲအကျယ်ကလေး9000ကျော်သောတိခဗုဒ္ဓီယဟန်တော်များရဲ့နေဆာယမဘလောက်ထင်ရလဲကျမတို့မှာ5ပါးလေးတောင်မှမကြိုးအောင်တော်တော်စူးစမ်းလားမစူးစမ်းလားသဘောပေါက်လောက်ပါပြီเนาะဒါလေးမြင်ခဲ့ဖို့ပါပဲဒါကြောင့်တန်ဃာတော်ရှင်သူမြတ်များသည်မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကိုလိုက်နာရတဲ့အတွေ့အကြုံဩဇာအာဏာကြီးမားတဲ့အတွက်ကြောင့်တန်ခအမိတ်တန်ခအာဏာဆိုအကုန်လုံးကိစ္စပြီးလားမပြီးဘူးလားပြီးပါတယ်ဒါကြောင့်တန်ခတော်တွေမှာဆိုလို့ရှိရင်ဒီတိခါဘုတ်တွေကိုကျူးလွန်ခဲ့လို့ရှိရင်ရှင်သာမဏေဆိုရင်လိန်ပြန်ရတယ်လူဝက်လဲပြလိုက်ရတယ်ဟုတ်ပြီနော်ဒါမှမဟုတ်ရင်ငယ်လို့ရှိရင်အပြစ်နဲနေရင်တော့တန်ထမ်းရတယ်ယဟန်များမှာလည်းတိခါဘုတ်တွေကိုကျူးလွန်ခဲ့လို့ရှိရင်တိခါဘုတ်တွေအပြစ်တိတ်မကြည့်ဘူးဆိုရင်ဒေသနာကြအဘက်ဖြေအမြဲတမ်းကြီးမားတဲ့အပြစ်ကြီးကျူးလွန်မိပြီဆိုလို့ရှိရင်တော့လူဝတ်လဲလိုက်ရတယ်။ကျမတို့လူပုဂ္ဂိုလ်တွေကြတော့တိခါဘုတ်၅ပါးမှာ ဟဲ့လားကျမတို့ကကျူးလွန်လို့ရှိရင်ဘာလို့ယုံမဲလဲပြန်လဲစောက်တည်ပြီးနောက်တစ်ဖန်မပြုတ်ပါလို့စောက်တည်ရင်ပြီးသွားပြီကျမတို့မှာလူဖို့လဲเสียရှိသေးလားမရှိတော့ဘူးသဘောပေါက်ပါပြီဟုတ်ပြီနော်ဒါကြောင့်လူအစင့်ရယ်တာမဏေအစင့်ရယ်ယဟန်အစင့်ရယ်တီလာချင်းတီတူလားမတူချင်းတီတီလာရယ်ထူးခြားချက်တစ်ခုပါပဲဒါနမှာလူဒါနရှင်တာမဏေဒါနယဟန်ဒါနအကုန်တူတယ်တီလာမှာတော့လူတီလာရှင်တီလာယဟန်တီလာလုံးဝမတူဘူးအဲ့ဒါလေးကိုအထုကယူပြုခဲ့စေချင်ပါတယ်နားလည်ပြီနော်နောက်တစ်ချက်ကျမတို့တီလာနဲ့ပတ်သက်ပြီးတော့ကျမတို့ကြည့်ကြတဲ့နေရာမှာတီလာနဲ့တီလာဆိုရင်တီလာနဲ့ပတ်သက်ပြီးတော့အသက်ထက်မကတီလာကိုချစ်ပုံလေးကိုရေးထားတာလေးလည်းကျမတို့ကြည့်ရမယ်တီလာကိုချစ်မှမိမိကိုယ်ကိုချစ်ရကြမည်ဖြစ်တဲ့အတွက်ကြောင့်သူတော်ကောင်းများသည်ဘာလို့ကြလဲစီးပွားနဲ့အသက်ဘေးအတွက်သောကြုံရင်တော်မှာတီလာကိုလုံးဝအပြစ်မခံဘူးဒါကျွန်တော်တို့ကပြောပြီးအသက်စီးစိမ်ထက်မကတီလာကိုချစ်မြတ်နိုးကြတယ်တီလာချစ်တဲ့အတွက်ကြောင့်လည်းဘာဖြစ်ရလဲသူတော်ကောင်းဖြစ်ရတယ်ဆိုပြီးတီဟိုခိကမထေကြီးတစ်ပါးနဲ့ပတ်သက်ပြီးတော့ပုံအဲ့ဝိထုလေးပြထားပါတယ်ဒီဟုတ်ကဲ့ကမထေကြီးတစ်ပါးကိုလူဆိုးတွေကຫນွယ်ချိုးတွေနဲ့ခြိနှောင်ထားတဲ့အချိန်မှာတော်မီကြီးလောင်းလာတယ်။ဒီຫນွယ်ချိုးကိုကျမတို့လူပုတ်ကိုဆိုအလွယ်တကူဖြတ်လို့ရတော့လေတန်ဃာတော်တွေမှာကြတော့ຫນွယ်ချိုးကိုဖြတ်ခွင့်မရှိတဲ့အတွက်ကြောင့်ဝီနီးကိုပဲတီလာကိုပဲအဓိကထားပြီးတော့ဒီတော်မီအလောင်းခန္ဓာကိုပဲခံသွားတယ်။ဒီတရားဒီပေါ်မှာရှုမှတ်ရင်းနေပဲယဟန္တာအဖြစ်ကိုရောက်ပြီးတော့တော်မီကြားမှာပဲပြိနိဗ္ဗာန်ဆန္ဒဒါလေးတွေကိုကျမတို့အတူယူခဲ့ဖို့ဖြစ်ပါတယ်။နော်ဒါကြောင့်စိမ့်နေတဲ့စိမ့်ရှင်နေတဲ့ຫນွယ်မြက်တိပင်းတွေကိုတန်ဃာတော်များဘက်ကဖြက်စည်းရင်ပါစိတ်အာဘတ်တဲ့နေဒီအတွက်ကိုဒေသနာကြကုစားရင်အာဘတ်ကကင်းတော်လဲတီလာချစ်မြတ်လို့တဲ့အတွက်ကြောင့်ဒီယဟန်တွေကအာဘတ်ဟလာပြုတ်ပြီးတော့ဒေသနာကြရင်ရတာပဲဆိုမဖြက်ခဲ့ဘူးအဲ့ဒီလိုလုပ်ရင်အချက်မရှိတဲ့ပုပ်ကိုအလစ်စီဖြစ်မှာဆိုတဲ့အတွက်ကြောင့်ဒီကရာလေးတွေယူရမယ်အခုအဲ့ဒီမှာတီလာဆိုဒီလိုမှဆိုပြီးတော့ကျမတို့ရန်ကုန်မြို့အင်းအမြိုင်စခန်းကကမ္မထန်းနီးပြဆရာကြီးဆရာကြီးဥပခင်ရဲ့တီလာချစ်မြတ်နိုးပုံလေးကိုဥပမာလေးထည့်ပေးထားပါတယ်နော်ဆရာကြီးဥပခင်ဒီမိရထားဌာနမှာတာဝန်ယူနေတဲ့အချိန်မှာအင်္ဂလိပ်တွေခေတ်ဆိုဒုတိယကမ္ဘာစစ်ကြီးဖြစ်လာတော့အင်္ဂလိပ်တွေဆုတ်ခွာပြီးတော့ဂျပန်တွေဝင်လာတယ်အဲ့ဒီမှာငွေစည်ရင်းဌာနမှာငွေတွေအများကြီးကျန်ရင်းခဲ့တယ်ခေအပြောင်းလဲဖြစ်တဲ့အတွက်ကြောင့်ဂျပန်တွေဝင်လာတဲ့အင်္ဂလိပ်တွေစုပ်သွားတဲ့အချိန်မှာသူကငွေစင်ရင်းကိုကိုင်းနေတော့ဒီငွေတွေကိုသူယူလိုက်မယ်ဆိုဘယ်သူမှတော့မတိလိုက်နိုင်ပါဘူးတဲ့ဒါပေမဲ့ဆရာကြီးတွေတီလာကိုအင်တန်မြတ်နိုးတယ်ငါမဟုတ်တာတွေမလုပ်ဘူးလို့ကိုယ့်ကိုယ်ကိုရှင်းရှင်းလင်းလင်းနေလို့တဲ့အတွက်ကြောင့်အဲ့ဒီမှာရှိတဲ့ပုံကိုအရာရှိတယောက်ကိုစုံစမ်းပြီးတော့မေမျိုးအထီကိုလိုက်ပြီးတော့မှတကူးတကလိုက်ပြီးစင်ရင်းအင်းနဲ့အပ်ခဲ့ပြီးတော့မှသူပြန်လာခဲ့တယ်ဟုတ်ပြီနော်ဒါတွေကိုကြည့်ချင်းအားဖြင့်သူတော်ကောင်းများသည်အချောင်းကြီးကိုဘရောမှာမလိုလားပဲနဲ့အချောင်းကြီးကိုလိုလားရင်လေသူတော်ကောင်းမဟုတ်ကြောင်းလေးပြောပါဒါကြောင့်နှက်ခမ်းပြန်တက်လို့ရှိရင်အခုတီလာပိုင်းဆိုင်ရာတွေကိုကျမတို့အကုန်လုံးလေ့လာခွင့်ရပါပြီဒါကြောင့်တီလာကျင့်စဉ်ဆိုတာသည်သူဒီလေတဏှာကိုပယ်တတ်တဲ့ကျင့်စဉ်ဆိုတာလေးနားလည်ခဲ့ဖို့ပဲဖြစ်ပါတယ်ဟုတ်ပြီနော်အဲ့တော့နည်းနည်းလေးအချိန်လေးပေါ်မူတည်ပြီးတော့နည်းနည်းလေးကူးပြရစေနော်နိက္ခမပါရမီကိုခွင့်ဆက်ကူးပြရစေနိက္ခမပါရမီအနေနဲ့ကျမတို့ကြည့်ကြမယ်ဆိုလို့ရှိရင်နိက္ခမနဲ့နိက္ခမဒါလေးတစ်ချက်ထူးခြားချက်ကလေးကိုကျမပြောလို့ပါတယ်ကျမတို့တော်တော်များများမကွဲတာလေးကိုဒါလေးအရင်ဆုံးပြောပါမယ်နံပါတ်3အနေနဲ့ရေးတဲ့အခါမှာနိက္ခမစလုံးပေါင်းလေးကျမတို့စာအုပ်မှာမှားနေပါတယ်မနှလုံးစင်ဖြစ်ရမယ်နိက္ခမပါရမီနိခမ္မဒါကိုနိခမ္မလို့ဖတ်မယ်ဒါကိုတော့နိခမ္မလို့ဖတ်မယ်နိခမ္မနိနိခမ္မဘလို့ကြွားချားလေဒါလေးပြောချင်ပါတယ်နိခမ္မဆိုတဲ့အဓိပ္ပာယ်ကထွက်မြောက်ခြင်းဒါလေးမြင်ခဲ့ဖို့ပါပဲเนาะထွက်မြောက်ခြင်းနောက်တနည်းလွတ်မြောက်ခြင်းထွံ့မြောက်ခြင်းလွံ့မြောက်ခြင်းထွံ့မြောက်အောင်ကြိုးစားတယ်ထွံ့မြောက်ရင်ဘာဖြစ်မှာလဲလွံ့မြောက်မယ်ထွံ့မြောက်ခြင်းလွံ့မြောက်ခြင်းမှန်သမျှကိုနိခမ္မလို့သုံးပါတယ်ထွံ့မြောက်သွားသောသူလွံ့မြောက်သွားသောသူတွေကိုတော့နိခမ္မလို့သုံးပါတယ်ဒါသည်နိခမ္မသည် ปกโกนิคมะติปุโลชินกริยาเห็นนี่เก็บบ่ได้หอบพี่เนาะถ้าจังพลั่มหยอกอ๋อจู้ซาจินโกนิคมะลุ่มหยอกอ๋อจู้ซาจินโกนิคมะนิคมะโลผัดยาบ่ได้ตะเวยีตะเวแลโทกัตตะမျိုးဖယူးဆက်သက်တံဖြစ်တဲ့အတွက်ကြောင့်နာငယ်ရေးဆက်တာနိခါကိုရေးမတ်တာခံမာယေမနိခံမဖမြောက်ချင်းလွမြောက်ချင်းဖမြောက်သွားသောသူလွမြောက်သွားသောသူကိုရောနိခံမလို့သုံးဒါကြောင့်အခုကျမတို့ကပါရမီဆိုတဲ့ခေါင်းစဉ်အနေနဲ့နိဗ္ဗာန်ရအောင်ကြိုးစားကြတဲ့ပန်းတိုင်မှာနိခမဖြစ်မလားနိခမဖြစ်မလားนิคมาပဲဖြစ်ရမယ်ဟုတ်ပြီเนาะဒါကြောင့်นิคมาปารมีนิพพานရောက်အောင်조사မဲ့ပုဂ္ဂိုလ်များသည်ထွတ်မြောက်နိုင်ရမယ်လွတ်မြောက်နိုင်ရမယ်ဒါကြောင့်ထွတ်မြောက်ခြင်းလွတ်မြောက်ခြင်းမှာဘာတွေကထွတ်မြောက်ပြီးတော့ဘာတွေကလွတ်မြောက်မလဲဆိုရင်နှစ်ဌာနကနေထွတ်မြောက်ရမယ်กามကလည်းထွတ်မြောက်ရမယ်လွတ်မြောက်ရမယ်ဘဝကလည်းထွတ်မြောက်ရမယ်လွတ်မြောက်ရမယ်ဟုတ်ပြီเนาะကာမမထွက်မြောက်ခြင်းထွက်မြောက်အောင်လဲစ조사ရမယ်ဘဝမလဲထွက်မြောက်နိုင်အောင်조사ရမယ်အဲ့ဒီအရာလေးကိုနည်းနည်းလေးခွင်းဆက်ရှင်းပါမယ်ကျမတို့အရှိမလေးလာခဲ့တဲ့နေရာမှာပါရမီတွေမှာအခုကျမတို့ပြီးခဲ့တာဒီဒါနပါရမီပြီးခဲ့ပါပြီသီလပါရမီပြီးခဲ့ပါဒါနပါရမီနဲ့ပြည့်စုံခဲ့မယ်ဒီပုဂ္ဂိုလ်ကဒါနပါရမီဒါနတွေဒါနပါရမီနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီဘာတွေအကျိုးတွေရမလဲဆိုရင်ပစ္စည်းဝတ္ထုဥစ္စာတွေရမလားမရဘူးလားပစ္စည်းဥစ္စာတွေရတယ်ဒါသည်မတောင်းမဲနဲ့ရမယ်အကျိုးတွေသီလပါရမီနဲ့ပြည့်စုံခဲ့ပြီသီလပါရမီနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သည်ဘာတွေပြန်ရမလဲဘဝတန်ပတ္တိတွေရမလားမရဘူးလားဒါကြောင့်လူဘဝနတ်ဘဝဆိုတဲ့သူဂတိဘဝတွေမှာသီလနဲ့ပြည့်စုံတဲ့အတွက်ကြောင့်အသက်ကောမရှိဘူးလားကျန်းကောမကျန်းပါဘူးလားရုပ်အစင်းကောမလှဘူးလားသမမိတ်ဆွေများဒီအကျိုးကျေးဇူးတွေသည်ပါရမီနေနဲ့တော့တောင်းစုခဲ့တာမဟုတ်တော့လေနိဗ္ဗာန်မရမီခြိတက်ကြတဲ့ပါရမီခရီးမှာဒါနပါရမီပါတဲ့ပုဂ္ဂိုလ်သည်ဘဝတန်တရာတိုင်းမှာဘဝတိုင်းဘဝတိုင်းစီးစိမ်ဥစ္စာဒဏ္ဍာရီပြည့်စုံလားမပြည့်စုံလားပြည့်စုံတယ်လို့သီလပါရမီနဲ့နိဗ္ဗာန်မရအောင်ရောက်အောင်ခြိတက်တဲ့နေရာမှာနိဗ္ဗာန်မရခြင်းပါရမီလမ်းကြောင်းကြီးမှာဘဝခေါင်းတွေရောမရဘူးလားရတဲ့နေရာမှာရတဲ့ဘဝတိုင်းမှာလူဘဝနတ်ဘဝတိုင်းမှာအသက်ရှင်မယ်အစင်းလာမယ်ကျန်းမာမယ်အကျိုးတွေရလားမရရလာတာလေးကိုသတိထားကြည့်လိုက်ဒီပုဂ္ဂိုလ်ဒီဒီဒါနပါရမီသီလပါရမီပြည့်စုံသည်နဲ့အမျှဒီမတောင်းဘဲနဲ့စုတွေပြည့်စုံမယ်သူတောင်းခဲ့ရမှာတော့နိဗ္ဗာန်ရရဘာလို့ဤလို့ဆုတောင်းခဲ့မယ်ဒါပေမဲ့နိဗ္ဗာန်ရောက်ဖို့ခြိတက်တဲ့နေရာမှာနိဗ္ဗာန်မရောက်ခင်ပါရမီခရီးကြောင်းမှာရောက်ရှိရဘဝတိုင်းမှာပြည့်စုံဥစ္စာပြည့်စုံခြင်းအကျိုးလဲသူရနေပြီဒါနပြုတဲ့အတွက်ကြောင့်ဒနရနေပြီသီလစောင့်တည်တဲ့အတွက်ကြောင့်ဘဝတန်ပတ္တိမှာလူဘဝနတ်ဘဝတွေမှာအသက်ရှင်အစင်းလာကျန်းမာတာတွေပြည့်စုံနေတဲ့အတွက်ကြောင့်ဒါတွေကိုပြန်ကြည့်အစင်းကလည်းကောင်းနေပြီအတန်ကောင်းကောင်းအနံ့ကောင်းကောင်းအရသာကောင်းကောင်းအတွေ့အထိကောင်းကောင်းဆိုတဲ့ဒီပါရမီတွေကြောင့်ရလာမဲ့ရလက်တွေကိုပြန်ကြည့်ဒါတွေအကုန်လုံးဒီဝုထုကာမတွေဖြစ်နေပုံကိုသတိပြုရတော့မယ်ဟုတ်လားဒါနနဲ့သီလပါရမီကောင်းကောင်းပြည့်စုံခဲ့တဲ့အတွက်ကြောင့်ဘဝတန်တရာခီးလေတဲ့အချိန်မှာဒီပုဂ္ဂိုလ်ဘာအကျိုးတွေရမလဲဆိုအစင်ကောင်းကောင်းအနံ့ကောင်းကောင်းအရသာကောင်းကောင်းအတွေ့အထိကောင်းကောင်းဆိုတဲ့ကာမအာယုံဝိထုတွေရလားမရလားရလာတော့သူ့ရဲ့ပတ်ဝန်းကျင်မှာစီးစိမ်ဥစ္စာမှာလဲသူကြည့်လို့တဲ့ကာမဘုံသားဖြစ်တဲ့အတွက်ကြောင့်ဒါတွေအကုန်လုံးကကာမဘုံတွေပို့နေတာလေကာမဘုံသွားတဲ့အတွက်ကြောင့်အစင်အတန်အနှံ့ရတာကိုလိုချင်တဲ့ပစ္စည်းဥစ္စာဒဏတွေရောမရှိဘူးလားကိုဗိနာကဇနီးမယားသားသမီးတွေကအစလဲအကုန်လုံးပြည့်စုံလားမလဲအဲ့တော့ဝိထုကာမတွေရဲ့ဖြစ်စည်းမှုပြန်ကြုံရလားမကြုံရဘူးအဲ့ဒီဝိထုကာမတွေတိတ်ကောင်းနေတဲ့အတွက်ကြောင့်ကိုယ့်ရုပ်ဆင်းကိုလဲကိုကြည့်ပြီးတော့အဲ့ဘော်မှာတွေ့တာမှုဖြစ်လာမနိုင်ဘူးလားထိုနည်းတူစွာမိမိရဲ့ပန်ဆိုင်နာတဲ့တိုက်တာအိုးအင်ချမ်းမေတွေမိသားစုသမီးသားတွေအကုန်ကြည့်လေတွဲထားစရာတွေဖြစ်လာလားဖြစ်လာဒါကြောင့်ဒီဝိတုကာမတွေ ਨੇ ကြုံလာရတဲ့အတွက်ကြောင့်ဒီပေါ်မှာဘာဖြစ်လာလဲဆိုရင်ကိလေသာကာမဆိုတဲ့လောဘတွေတဏှာတွေတွဲတာမှုတွေထပ်ဖြစ်လာမဖြစ်ဘူးလားပန်းတိုင်ကတဏှာပယ်အောင်လုပ်ရတာမဟုတ်ဘူးလားတဏှာကနေလွတ်မြောက်အောင်လုပ်တော့လေ လုံးရင်တန်လန်းတဲ့ဝိတုကာမတွေရဲ့ခြိနှောင်မှုပေါ်မှာကိလေသာကာမရဲ့တွေ့တာမှုဖြစ်တော့ရုံးမထွက်နိုင်မဲ့ရှိတတ်တယ်ဒါကြောင့်နောက်ထပ်ကျင့်စဉ်အနေနဲ့ယုံထွက်မယ်ဘာတွေကယုံထွက်မလဲဝိတုကာမကလည်းယုံထွက်နိုင်အောင်ကြိုးစားတော့မယ်မိမိပိုင်ဆိုင်တဲ့သာသမီဇနီးမယပစ္စည်းဥစ္စာအိုးရင်တိတ်တာတွေကလည်းယုံထွက်မယ်အောင်မြင်တဲ့စီးပွားရေးအောင်မြင်တဲ့အိမ်တောင်ရေးအောင်မြင်တဲ့ပြည့်စုံမှုတွေကလည်းယုံထွက်မယ်တွေ့တာနေတဲ့ကိလေသာကာမကလည်းလွတ်မြောက်အောင်ကြိုးစားမယ်ဒါကြောင့်ကာမမှလွတ်မြောက်အောင်ကြိုးစားတာဒီနိခမပါပဲဟုတ်ပြီနော်ထိုနည်းတူစွာအဲ့ဒီလိုလွတ်မြောက်အောင်ကြိုးစားလာတော့မှနောက်တစ်ဆင့်ဘာကပါလွတ်မြောက်လာမလဲဘဝတွေလူစည်းစိမ်နဲ့စည်းစိမ်ပြမစည်းစိမ်ဆိုတော့အိုနာတေကလွတ်မြောက်ဒါကြောင့်နိခမမှာထွက်မြောက်ခြင်းလွတ်မြောက်ခြင်းဟူသည်ကာမကလည်းလွတ်မြောက်အောင်ကြိုးစားရတော့မယ်ဘဝကလည်းလွတ်မြောက်အောင်ကြိုးစားတကယ်တော့ဘာဖြစ်လဲဆိုရင်ပြည့်စုံအောင်ကြိုးစားရင်းနဲ့ဒါပြည့်စုံလာတာဒီတနည်းအားဖြင့်ပြောရင်ငကျင်းကောင်ကြီးရလိုက်တာ ਨੇ တူလားမတူလားငကျင်းဆိုတာစီထွက်လားမထွက်ဘူးလားငကျင်းစီ ਨੇ ငကျင်းပြန်ကြော်မိမှာဆိုလို့နောက်ထပ်ကျင့်စဉ်ကငကျင်းစီ ਨੇ ငကျင်းပြန်မကြော်ဘဲ ਨੇ လွတ်မြောက်အောင်ကြိုးစားခိုင်းနေတာဒါကြောင့်ကျမတို့ဘလုံးနီး ਨੇ လွတ်အောင်လုပ်မယ်အခုကျမတို့ဓမ္မမေးဆွေတို့လည်းထိုက်သင့်အားလျော်စွာဒါနတွေသီလတွေပြည့်စုံတာသီလနဲ့ပြည့်စုံလို့လူဘဝရထားတာပေါ့ထိုက်သင့်သည့်အားလျော်စွာဒါနတွေရှိတော့ကျမတို့ပတ်ဝန်းကျင်မှာဒဏတွေရောရှိမလားမရှိလားဒါတွေကနေစီးပွားရေးကိစ္စတွေဘလို့ကြုံကြုံအရောင်းဝဲဒီတစ်ချိန်လေးသင်တန်းချိန်လေးမှာဘလို့ပဲပြည့်စုံဆုံးကျမတို့အခုယုံထွက်လာတယ်အခုကျမတို့ဘာကနေယုံထက်တာဝိတုကာမဆိုတဲ့ကိုယ်အိမ်နေကိုယ်သားသမီးဇနီးမယားတွေကရောလွတ်ထွက်အောင်ယုံထွက်မလာဘူးလားရုပ်ထွက်လာသလိုတွေ့တာမှုဘလောက်ပဲလက်လာပါတွေရစရာရှိနေပါစေကျမတို့ဘာလုပ်လဲယုံထွက်လာတယ်ဝိတုကာမကိလေသာကာမတွေကနေအခုကျမတို့သင်တန်းလာတက်တာယုံထွက်တာမဟုတ်ဘူးလားအဲ့ဒါဘာပဲလဲနိခမတရားပွဲမှာသွားပြီးတရားနာတာလေကိုယ့်ရဲ့အိမ်ကကိစ္စဝိစ္စအကုန်လုံးစီးစိမ်ဥစ္စာအကုန်လုံးခਿੱတထားခဲ့ပြီးယုံထွက်ရတာမဟုတ်ဘူးလားကိုယ်အင်မတန်ချစ်တဲ့သူလည်းအပါခေါ်လို့ရရင်ရမရလဲသူ့လည်းခဏထားယုံထွက်ရတာပဲမဟုတ်ဘူးလားစိတ်မချလို့တွေပါလေလို့လို့မရဘူးလေမြင်နေရမှာเนาะတချို့ကြတော့အဲ့လိုမရတော့အတူဟဲ့လား तू ကနေရုံထွက်လို့မရတော့သူ့ဟာခေါ်လာရတာမရှိဘူးလားအဲအဲ့ဒါတော့တိတ်ပြီးမလွတ်မြောက်သေးပေါ့အဲ့တော့ထွက်မြောက်အောင်မကြိုးစားသေးတဲ့အတွက်လွတ်မြောက်ခြင်းပြဒါမဖြစ်သေးဘူးပေါ့ဟုတ်ပြီเนาะဒါကြောင့်အခုကျမတို့ဓမ္မမေးစေတို့ထွက်မြောက်အောင်ကြိုးစားတဲ့အတွက်ကြောင့်ကျမတို့အားလုံးဒီဘာဖြစ်လာပြီလဲနေခက်မှာထွက်မြောက်သူလွတ်မြောက်သူအပီးလားအခုပဲအချိန်စီးပြီးပြန်ဝင်ကြတော့မယ်နော်။ကဲနောက်ဘက်မှာဆက်ပါမယ်။